ဩဃာတတော်လည်းကြာတယ်နော်ဒီအောင်ရောက်တိုင်ပြီးလိုက်ဒီအတိုင်းသာရင်ကြီးချမ်းသာမြင့်မြင့်ပြည့်စုံကြကုန်ဒီတိုင်းကြီးအသက်ရှင်ခြင်းအသတိကုန်တော်မင်းတို့ဒီအလိုရှိရာတောင်းတကုန်တော်သူသူရှိမြအပေါင်းတို့တို့ကဘက်ကုန်နေပါဝင်နေနေရလေရောက်လေနေရပါစေ
Thank you.
အရင်တပတ်တုန်းကဒီနှစ်ကဇူလိုင်လ3ရက်နေ့ဒီရက်လည်းတော့မမှတ်မိဘူးဒီနေရာမှာပဲဒီလိုပဲသဒ္ဒဂမတွေအများကြီးတရားဝတ်တပွဲဟောခဲ့တယ်နော်အခုဒီเจ้ามาတခါတရားပွဲဟောဦးမယ်လို့ဖြည်စင်တော့ဘုန်းကြီးကစိတ်ထဲမှာမှန်းပြီးတော့မျက်စိထဲမှာကြည့်လိုက်တယ်ဒကာဒကမတွေဒီလိုပဲထိုင်နေကြတာနော်စိတ်ထဲမှာမြင်နေရတာအဲစိတ်ကူးထဲမှာပဲဒကာဒကမတွေကိုတရားဟောနေတာရက်တော်ကြာသွားတယ်နော်တကယ်မဟုတ်ဖြစ်သေးခင်မှာစိတ်ကူးထဲမှာဟောနေတာနော်ပြောပြတယ်အဲတော့ဒီနေ့တော့လူငယ်တွေကိုပို့ပြီးတော့ဟိုသဘောပေါက်သိခြင်းနဲ့အကြောင်းအရာလေးတွေကိုပြောပြကြည့်ပါမယ်နော်လူငယ်တွေကိုသဘောပေါက်သိနေတာဆိုတော့လူကြီးတွေရောမပါဘူးလားဆိုတော့ပါရမှာပဲနော်အဲတော့လူငယ်တွေကိုပြောပြမယ်ဆိုတော့ဘုန်းကြီးငယ်လုံးကအကြောင်းအရာလေးလည်းနည်းနည်းလေးသာပြတော့ပြောလိုက်ခြင်းเนาะအခုနောက်တော့ဒကာဒကမတွေကိုကြတော့ပြီးတော့သရဏုံဂုံ၃ပါးရှိကနေဘုန်းကြီးကဆိုပြီးတော့ဗုဒ္ဓံသရဏံကိစ္ဆာမိလို့ဆိုရတာဘုန်းကြီးစိတ်ထဲမှာအမတန်ကြည်နူးတယ်စိတ်အမတန်အေးချမ်းတာပဲဘလို့တော့ဆိုတော့ဘုန်းကြီးပြောပြခြင်းတာဘုန်းကြီးငယ်တုန်းကဘာကိုမှမယုံဘူးသာရီတော့အများကြီးဖတ်တယ်နော်ဖတ်တာများတော့ဟိုကတမျိုးဒီကတမျိုးအမျိုးမျိုးဖြစ်နေတော့စိတ်ထဲကဘယ်လိုတွေးလဲဆိုတော့ဓာရီအားလုံးဟာဟိုစေတနာကောင်းကောင်းနဲ့ပြောတဲ့စကားတွေတော့အမှန်ပါတယ်ဒါပေမဲ့တကယ်အမှန်တရားကိုသိလို့ပြောတာတော့မဖြစ်နိုင်ဘူးနော်အတိတ်ခေါ်ဤစအမျိုးမျိုးဘာသာတရားတွေအမျိုးမျိုးဖတ်တော့များများဖတ်လေလေတန်တရားအပေါ်ကြီးလေလေဖြစ်လာတယ်နော်စိတ်မစင်စားတဲ့လူကတန်တရားတိတ်မကြည့်ဘူးနော်စိတ်မဖတ်တဲ့လူကလည်းတန်တရားတိတ်မကြည့်ဘူးဘုန်းကြီးကစာရင်းအများကြီးဖတ်ပြီးတော့အများကြီးစင်စားတော့ညံ့များဖတ်လေလေညံ့များစင်စားလေလေတန်တရားကြီးလေလေဖြစ်လာတယ်ကြီးလာတဲ့ခါကျတော့အဲ့လိုတန်တရားကြီးတော့စိတ်ထဲကဘယ်ဟောင်းမှယုံလို့မရဘူးဘုသူ့မှလည်းမယုံဘူးစေတနာနဲ့ပြောတာတော့ဟုတ်ရှင်ဟုတ်မယ်ဒါပေမဲ့သူတို့ပြောတာတော့ငါမှန်တယ်လို့လက်မခံဘူးအဲ့တော့စိတ်ထဲမှာဘုသူ့ဘုံမှတကယ်စိတ်ချလက်ချမယုံနော်အဲ့ဒါလည်းပဲတစ်ဖက်ကနေပြောရင်ဘုန်းကြီးရဲ့ personality ဘုန်းကြီးရဲ့ပင်ကိုယ်ဇယိုက်လို့ဖြစ်ပါတယ်စိတ်မချနိုင်တဲ့ဇယိုက်ရှိတယ်နော်မယုံကျင်တဲ့ဇယိုက်ရှိတယ်တန်တရားကြီးတဲ့ဇယိုက်ရှိတယ်အဲ့တော့ကိုယ်ကတော့ဘယ်လိုပြန်ပြောလဲဆိုတော့ဘယ်ဘာသာတရားကိုမှငါစိတ်ချလက်ချယုံကြည်လို့မရဘူးကိုယ်ကလို့လည်းမရဘူးယုံကြည်တယ်ကိုယ်ကလည်းဆိုတာကတရားကအတင်းကျခိုင်းလို့မရဘူးနော်ရနိုင်ပါမလားမရနိုင်ဘူးနော်အခုဒီလူတယောက်ကဘုလူတယောက်ကိုမချစ်ဘူးဆိုတော့အတင်းကျချစ်ခိုင်းမယ်ရပါမလားမရနိုင်ဘူးဆိုတော့ချစ်တယ်ဆိုတာအတင်းကျခိုင်းလို့မရတယ်လို့ပဲယုံကြည်တယ်ဆိုတာလည်းအတင်းကျခိုင်းလို့မရသူဟာသူအလိုလျောက်ရင်ထဲကနေဖြစ်လာမှပဲရတယ်နော်ဖြစ်တယ်ဆိုတာလည်းပဲရင်ထဲကနေအလိုလျောက်ဖြစ်လာမှတကယ်ဖြစ်တာယုံကြည်တယ်ဆိုတာလည်းပဲသူရင်ထဲကနေတကယ်ဖြစ်လာမှပဲယုံကြည်တာလို့ပြောလို့ရတယ်နော်အဲ့တော့ဘာကူမှယုံလို့မရတော့လဲနေရတာကြီးကမရင်ရတယ်လို့ဖြစ်နေတယ်နော်ဘာကူအလေးနဲ့ထားရမလဲဘာကူတန်ဖိုးထားရမလဲကိုယ့်ဘဝကိုဘယ်လိုပုံစံနဲ့နေရမလဲအဲ့ဒါတွေကိုအများကြီးစဉ်းစားရတယ်နော်စဉ်းစားတော့ကိုဘယ်လိုပြောလဲဆိုတော့ငါကိုကျင်းစာတရားတော့လက်ခံချားမယ်နော်ငါကြောင့်တော့ဘယ်သူမှဒုက္ခမရောက်စေရဘူးအဲ့ဒါစရင်ကိုပဲကိုဘုရားမှာစီကံလေးတခုရှိလာပြီနော်ဆိုတော့ဘုရားမှာစီကံမရှိဘဲနဲ့နေလို့မဖြစ်နော်စင်ကိုကအဲ့လိုနော်တန်လျာကြီးလို့ဘာကုမမယုံနိုင်တော့အဲ့လိုဘာကုမမယုံမနဲ့နေရတာကိုကနေလို့တိတ်မကောင်းဘူးနော်အ ဲ့တော့တခုခုကိုတော့အလေးနဲ့တံပိုးထားပြီးနေရာမှာဖြစ်မယ်ဆိုပြီးတော့ပထမဦးဆုံးကိုဟိုဘယ်လိုနေမယ်ဆိုတဲ့စီကံလေးတခုပေးလိုက်တာမှာကိုချင်းစာတရားကိုပေးလိုက်တယ်နော်ငါလူတိုင်းကိုကိုချင်းစာတရားနဲ့ဆက်ဆံမယ်တကယ်ကိုချင်းစာတရားနဲ့ဆက်ဆံပြီးနေကြည့်တော့တော်တော်အကုသို့နေသွားတာတည်းရနော်အခုအကုသို့တော်တော်များဖြစ်နေကြတယ်ဆိုတာကိုချင်းစာတရားနည်းလို့ပါနော်ဆိုတော့ကိုချင်းစာတရားထားလိုက်တယ်ဆိုတာနဲ့ကိုပဲမေတ္တာဆိုတာလည်းပဲသူ့အနောက်ကနေပါလာတာပဲနော်ငါ့ကိုချစ်ခင်တာကိုငါသိလို့ခြင်းတာလေနော်အဲ့တော့ငါလည်းသူတစ်ပါးကိုချစ်ချစ်ခင်ခင်ဆက်ဆံမှဖြစ်မယ်အဲ့ဒါလို့မေတ္တာကရုဏာဆိုတာလေးပါလာတဲ့ခါကျတော့လည်းပဲပို့ပြီးတော့အရှင်ပြေးလာတာတွေ့ရတယ်နော်နောက်တစ်ခါကိုယ့်ကိုယ်သူတစ်ပါးကမယိုးမသားပြောတာဆိုတာလိမ့်နာညာတာလှည့်စားတာကိုခံရရင်မခံနိုင်ဘူးတိတ်ဆိတ်ဆိုးတာပဲအဲ့ငါ့ကိုသူများကမယုံမသားလိန်နာညာတာတဲ့စားတာကိုလုပ်လိုက်ရင်ငါမခံနိုင်ဘူးမကြိုက်တော့မကြိုက်ဘူးလို့ပြောရင်သဘောကျသေးတယ်နော်မကြိုက်တာကိုတဲ့ဟန်ဆောင်နေသိသွားရင်အဲ့ဒါတော်တော်ကိုသိဆိုတာနော်လက်မခံဘူးအဲ့တော့အဲ့ဒါကိုလည်းတစ်ခါထည့်ဆင်းလိုက်တယ်ငါလူတွေနဲ့ဆက်ဆံတဲ့ခါမှာရိုးရိုးသားသားပြုံးပြုံးလင်းလင်းပြောပြီးတော့ဆက်ဆံတယ်ဒါပေမဲ့အဲ့ဒီရိုးရိုးသားသားပြောလို့ဘိုးဒုက္ခရောက်တာလည်းတော်တော်များခဲ့ပါလေ။နော်။ဘုရားမပါလည်းငါမတော်ဆိုတာလို့နော်လူလောကမှာတခါတလေအမှန်တိုင်းပြောရင်လည်းဒုက္ခရောက်တယ်နော်။ဒါပေမဲ့ဘုန်းကြီးကတော့ဘယ်လိုဤစလဲဆိုတော့ဒုက္ခရောက်ခြင်းလည်းရောက်ပါစေ။မှန်တာပဲပြောမယ်။နော်။ဒုက္ခတော့အများကြီးရောက်ခဲ့ပါလေ။နောက်တော့အဲ့ဒီလိုကိုယ်ဘဝမှာဖြစ်နေတာကိုယ်စိတ်ထဲမှာဖြစ်နေတာတွေသတိထားပြီးကြည့်လို့နော်။တစ်ခါကလည်းစာရီတော့ဖတ်ပါရဲ့နော်ဘုရားဟောတဲ့တရားတော်တွေကိုလည်းဖတ်တယ်မြတ်စွာဘုရားရဲ့ဘဝဖြစ်စဉ်အဲ့ဒါကိုလည်းအင်မတန်စိတ်ဝင်စားတယ်အသေးစိတ်တိတ်ချဖတ်ပါရဲ့နော်ဖတ်ပြီးတော့အကုန်လုံးတော့နားမလည်ပါဘူးနော်နားလည်တာကနည်းနည်းပဲရှိတယ်အသက်ကလည်းငယ်သေးတာပေါ့နော်ဒါပေမဲ့အဲ့ဒီမှာကုသိုလ်အကုသိုလ်ဆိုတာကိုခွဲခြားပြီးတော့မြတ်စွာဘုရားဟောထားတာကိုစိတ်စိတ်ဝင်စားတယ်ဘုန်းကြီးကအရင်တုန်းကဘယ်လိုထင်လဲဆိုတော့ကုသိုလ်ဆိုတာလည်းတမတ်ချက်ပဲနော်အကုသိုလ်ဆိုတာလည်းပဲတမတ်ချက်ပဲဒီဘာသာတရားမှာဒီလိုလောက်တာကုသိုလ်တဲ့နောက်ဘာသာတရားတစ်ခုမှကြတော့အဲ့ဒါအကုသိုလ်ပဲဒီဘာသာတရားတစ်ခုမှကြတော့ဒီလိုလောက်ရင်အကုသိုလ်တဲ့နောက်ဘာသာတရားတစ်ခုဆိုကြည့်တော့အဲ့ဒါကုသိုလ်တဲ့ဆိုတော့ဒါတွေကကိုယ်သဘောကျတယ်လို့တမတ်ထားတာတွေပါပဲအဲ့လိုယူဆပြီးတော့ဟိုသိလေးလေးနဲ့နဲ့လက်မခံနိုင်ဘူးဒါပေမဲ့ဘုရားဟောတဲ့တရားတော်တွေကိုဖတ်ကြည့်တော့ကုသိုလ်အကုသိုလ်ခွဲပြီးတော့အေချာဟောထားတာတွေ့ရတယ်နော်တွေ့ရတဲ့အချိန်မှာကုသိုလ်လားအကုသိုလ်လားဆိုတာကိုစစ်ဆေးနိုင်တဲ့အချက်လိုက်ကလေးတွေလည်းပါတယ်နော်အဲ့အချိန်မှာတစ်ခုကဘာလဲဆိုတော့ကုတလံအနဝိဇ္ဇံဒုက္ခဝိပါကလက္ခဏာဆိုတော့အဲ့လိုစာပါဠိတစ်ပိုဒ်ဖြစ်တယ်နော်ကုသိုလ်ဆိုတာအပြည့်ကင်းတယ်ချမ်းသာတဲ့အကျိုးကိုပေးတယ်အဲ့လိုဆိုတော့ကိုယ်စိတ်ထဲမှာပြင်နေတာကိုကြည့်ရတဲ့ခါကျရင်မလုံတင်တာတစ်ခုခုကိုလုံးမိလို့ရှိရင်စိတ်ထဲမှာနောင်တဆိုတာဖြစ်တယ်နော်လူတိတော်မှလည်းကြောက်တယ်ရှက်တယ် guilt ဖြစ်တယ် shame ဖြစ်တယ်နော်အဲ့တော့အဲ့လိုစိတ်ထဲမှာရှက်တဲ့စိတ်ကြောက်တဲ့စိတ်နောင်တရတဲ့စိတ်ဖြစ်နေလို့ရှိရင်ချမ်းသာလားမချမ်းသာဘူးနော်အဲ့တော့ကိုဘယ်လိုပြောလဲဆိုတော့စိတ်ရှင်းရနေပြီစိတ်ရှင်းရနေအဲ့ဒါအကုသိုလ်ဖြစ်နေတာပဲနော်အဲ့တော့စိတ်ချမ်းသာတတ်တာနေခြင်းလေအဲ့တော့ဘုန်းကြီးရဲ့အမတန်ပြင်းပြတဲ့စံဓာတ်ထဲမှာအဲ့ဒါတစ်ခုလည်းပါတယ်နော်အမတန်စိတ်ချမ်းသာတတ်တာနေခြင်းလေငြင်းငြင်းချမ်းချမ်းနေခြင်းလေလွတ်လွတ်လပ်လပ်နေခြင်းလေအနှောင်ဖွဲ့ဆိုရင်မကြိုက်ဘူးငငယ်တဲ့ကမကြိုက်ဘူးတော်တော်လေးငငယ်တဲ့ကဘုန်းကြီးရဲ့ဇယိုက်ပါဘုန်းကြီးကိုချုပ်ချင်ရင်မကြိုက်ဘူးအမတန်လွတ်လပ်တာကိုကြိုက်တယ်အဲ့တော့ကိုဘယ်လိုပြောလဲဆိုတော့ငါစိတ်ချမ်းသာတာလိုချင်တယ်စိတ်အေးချမ်းတာလိုချင်တယ်စိတ်ထဲမှာလွတ်လပ်နေတာကိုလိုချင်တယ်နော်အဲ့တော့ငါရဲ့စိတ်ကိုမလွတ်လပ်အောင်လုပ်တဲ့အရာမျိုးကိုငါမလိုချင်ဘူးအဲ့ဒါကိုသတိထားမရှောင်ရမယ်နော်စိတ်ကိုမအေးချမ်းစေတဲ့အရာကိုမလိုချင်ဘူးစိတ်ကိုဆင်းရဲစေတဲ့အရာကိုမလိုချင်ဘူးလူရင်းကဒီလိုအဖြေခံအချက်ကလေးတွေပဲနော်အဲ့တော့ဒကာဒကမတွေမြင်ကြည့်တယ်စိတ်ချမ်းသာတာကြိုက်တလား တိုက်ပါလေနော်စိတ်ကြိုက်တာဗောနော်စိတ်အေးချမ်းတာကြိုက်သလားကြိုက်တယ်နော်လူကျင်တာပဲနော်စိတ်မှလွတ်လပ်နေတာကြိုက်သလားကြိုက်တာပဲနော်စိတ်ကြိုက်တာဗောနော်မလွတ်လပ်တာကိုကြိုက်တဲ့သူမရှိပါဘူးမအေးချမ်းတာကိုကြိုက်တဲ့သူမရှိဘူးမချမ်းသာတာကိုကြိုက်တဲ့သူမရှိဘူးနော်အဲ့တော့ဘုန်းကြီးကကိုဘွားမှာကိုဘယ်လိုနေမလဲလို့စဉ်းစားတဲ့ခါမှာဘာလို့ပြန်ပြော့တွေးလဲဆိုတော့ငါဘွားမှာငါဘာလို့လိုချင်တယ်လဲဆိုတာကိုပါတခါထပ်မေးလိုက်တယ်နော်ဘာလို့လိုချင်တယ်လဲအဲလိုချင်တာကစိတ်ချမ်းသာတာလိုချင်တယ်နော်စိတ်အေးချမ်းသာလိုချင်တယ်စိတ်မှာလွတ်လပ်တာကိုလိုချင်တယ်အဲ့ဒါရအောင်ဘယ်လိုလုပ်မလဲဘာတွေကငါစိတ်ကိုဆင်းရဲအောင်လုပ်နေတယ်လဲဘာတွေကငါစိတ်ကိုမအေးချမ်းအောင်လုပ်နေတယ်ဘယ်လိုအရာတွေကငါစိတ်ကိုမလွတ်လပ်အောင်လုပ်နေလဲအဲ့ဒါကိုသိအောင်လုပ်ရအောင်နော်အဲ့တော့ philosophy တွေလည်းအများကြီးဖတ်တယ် psychology တွေလည်းအများကြီးဖတ်တယ်ဘာသာတရားတွေအများကြီးဖတ်တယ်နော်စိတ်ပညာကျမ်းတွေအများကြီးဖတ်တယ်သမိုင်းတွေလည်းအများကြီးဖတ်တယ်ပညာရှိသူအများကအသက်ခံထားတဲ့လူတွေရဲ့ပြောခဲ့ဆိုခဲ့တဲ့စကားတွေအဲ့ဒါတွေကိုပြန်ပြီးတော့ရေးထားတဲ့စာအုပ်စာပေတွေကိုလက်လန်းမှုသမျှအများကြီးဖတ်တယ်နော်နားလေရင်လည်းဖတ်တယ်နားမလဲလည်းဖတ်တာပဲအဲ့လိုပဲဖိုင်ရင်ဖိုင်ရင်လည်းနည်းနည်းတော့နားလဲလာတယ်နော်နားလဲလာတော့ဘုရားဟောတဲ့တရားထဲမှာတတိနဲ့နေသိနေဆိုတဲ့ဒီအပ္ပမဒေနသမ္မာဒိဋ္ဌဆိုတဲ့အဆုံးအမလေးကိုလည်းခဏခဏတွေ့ရတယ်ဘုန်းကြီးအတိနီယာစာရီဖတ်လိုက်ရင်အဲ့ဒီအဆုံးအမနေရာတော်တော်များများတွေ့နေရတယ်တွေ့နေရတော့တခြားတခြားဘာသာတရားတွေကိုဖတ်ကြည့်တဲ့ခါမှာတတိနဲ့နေဆိုတာကိုမတွေ့ရမတွေ့ရတော့ဘုရားဆင်းရဲဒီဘုရားဟောတဲ့တရားတော်ထဲမှာတတိနဲ့နေဖို့ဟောမမိမလျော့နေဖို့ဆိုတာကိုအထက်ထက်ခါကအချိန်ပေါင်းများစွာဆုံးမတယ်လို့တွေ့ရတယ်နေ့စဉ်ဆုံးမတယ်လို့တွေ့ရတယ်နောက်ဆုံးပြိဋကဗံပြုကံဒီမှာလည်းပဲမြတ်စွာဘုရားဒီတရားကိုပဲဒီအဆုံးအမကိုပဲဆုံးမပြီးတော့ပြိဋကဗံပြုသွားတယ်လို့သိရတော့ဒါဟာတော်အရေးကြီးတယ်လို့သဘောပေါက်လိုက်နော်သဘောပေါက်တော့သတိပဋ္ဌာန်တုတ်ကိုမြန်မာပြန်နေတရားကြီးကြာပြီးတော့ဖတ်ကြည့်နော်ဖတ်ကြည့်တော့ဘာပဲကြည့်နေဖြစ်နေသိနေဆိုတာကိုတွေ့ရတယ်နော်ဟိုတွားရင်လည်းသိနေရနေလည်းသိနေထိုင်နေလည်းသိနေအိပ်နေလည်းသိနေနော်စားနေတုန်းမှလည်းပဲသိနေနောက်ဆုံးအိမ်သာထဲမှာကြီးကြီးငယ်စုံနေတုန်းမှတော့မှသိနေဆိုတာပါရနော်အဲ့ဘုန်းကြီးကဆင်းရဲဘာကိုသိနေရမှာလဲ။ဘာကိုသိနေရမှာလဲဆိုတော့ကိုယ်ခန္ဓာကိုယ်မှာဖြစ်နေတာကိုသိနေ၊ကိုယ်စိတ်မှာဖြစ်နေတာကိုသိနေ။နော်။ဝန်တာရင်လည်းသိနေ၊ဝန်နေရင်လည်းသိနေ။ဝန်တာဝန်နေမရှိရင်လည်းပဲသိနေ။နော်။လောဘဖြစ်နေရင်လည်းသိနေ၊ဒေါသဖြစ်နေရင်လည်းသိနေ။လောဘမဖြစ်တဲ့ခါလည်းပဲသိနေ၊ဒေါသမဖြစ်လို့ရှိရင်လည်းအဲ့ဒီစိတ်ကိုသိနေ။နော်။စိတ်လှုပ်ရှားနေရင်လည်းသိနေ၊စိတ်ကငြိမ်သက်နေရင်လည်းပဲသိနေ။နော်ပါဠိလိုပြောရင်တော့သရကံဝါစိတ်တံသရကံစိတ်တံတိပဇာနာတိပဇာနာတိဆိုတာကသိသိလို့အဓိပ္ပာယ်ပေါ့လေနော်သိသိဆိုတာကလည်းအမှန်တော့သိအောင်နေလို့ပြောတာပါပဲသိသူပါပဲအဓိပ္ပာယ်အဲ့တော့သိနေဆိုတာလေးပါနေတော့ဒါလေးကသိတော့မခက်ဘူးလို့ဘယ်လိုပဲသဘောထားလိုက်တယ်နော်သဘောထားပြီးတော့ကိုယ်စိတ်မှဖြစ်တာကိုသတိထားပြီးတော့ကြည့်ပြီးတော့လောဘကြီးလာရင်သိရှင်းလာတာတွေ့ရတယ်နော်ကိုယ်သိလို့ကျင်နေပြီဆိုရင်စိတ်ကအနာမရတော့အဲ့ဒီကိစ္စပဲအမြဲတမ်းတွေးတွေးတွေးနေတယ်ဖြစ်ပါမလားရပါမလားနော်အရှင်ပြေပါမလားဆိုတော့တွေးတယ်အဲ့တော့ဘုန်းကြီးကတခါပြန်စဉ်းစားတယ်လောဘဖြစ်ရင်သိနေဆိုတာတော့ဟုတ်ပါပြီလောဘကိုအကုန်လုံးပယ်ဖို့ဆိုတာရပါမလားရှင်းနိုင်ပါမလားနော်အဲ့တော့လည်းတန်တရားရှိလောဘလုံးဝမရှိရင်လေလောကမှာနေလို့မဖြစ်ဘူးလို့အဲ့လိုလဲတွေးမိတယ်နော်တွေးမိပြီးတော့ဘယ်လိုတွေးလဲဆိုတော့လောဘလုံးဝကင်းတယ်မကင်းဘူးဆိုတာတော့ဒါတော့မတတ်နိုင်သေးဘူးရှိသေးတော့ဟုတ်ဒါပေမဲ့ဖြစ်နေတာကိုသိဖို့ဆိုတာတော့တတ်နိုင်တယ်အဲ့ဒါတော့မခက်ပါဘူးနော်အဲ့တော့ဖြစ်တဲ့ခါမှာသတိထားပြီးတော့ကြည့်တယ်လောဘဆိုတာအများကြီးရှိတယ်နော်အစာတောက်နဲ့ပတ်သက်တဲ့လောဘရှိတယ်အဝတ်ထည်နဲ့ပတ်သက်တဲ့လောဘရှိတယ်လူနဲ့ပတ်သက်ပြောလည်းပဲကြွတရားဆွဲလန်းတာဒါလည်းလောဘပဲနော်။သံဝစဉ်ဖြစ်တာတွေရှိတယ်။အဲ့လိုစိတ်တွေဖြစ်တိုင်းဖြစ်တိုင်းတတိထားပြီးတော့ကြည့်။ကြည့်တဲ့အခါမှာနည်းနည်းတော့စိတ်ကျဉ်းမှန်းနေဆိုတာကိုတွေ့ရတယ်။ အဲ့ဒါလိုပဲဒေါသဖြစ်တဲ့ခါမှလည်းပဲအဲ့ဒီဒေါသကိုကြည့်တဲ့အခါစိတ်မချမ်းသာဘူးစိတ်ပင်ပန်းတယ်စိတ်ကမလွတ်လပ်ဘူးစိတ်မအေးချမ်းဘူးအဲ့ဒါကြီးတွေ့ရတော့ဒါတွေဖြစ်ရင်စိတ်ဆင်းရဲစိတ်မအေးချမ်းဘူးစိတ်ကမလွတ်လပ်ဘူးဒါတော့သဘောပေါက်သိကြရတယ်ဆိုတာသိတယ်နော်အဲ့လိုပဲမာနကြီးဖြစ်တဲ့ခါမှလည်းပဲစိတ်မအေးချမ်းဘူးစိတ်မလွတ်လပ်ဘူးကြံ့ကျင်ဆိုင်ကျင်တယ်တရားကိုယ့်တက်သာသွားရင်အဲ့ဒါကိုစိတ်ကမခံနိုင်ဘူးနည်းနည်းလေးရှက်တယ်သူကငါထက်သာသွားပြီဆိုတော့ချက်ပြီအဲ့တော့ပြန်ကြိုးစားတယ်သူထက်ငါသာခြင်းလို့နောက်တော့ဒီမာနရဲ့သဘောကိုသိလာတော့ဘုန်းကြီးကခုခုကိုဘယ်လိုပြောလဲဆိုတော့ငါလှုပ်ခြင်းတဲ့အလုပ်ကိုငါအစွမ်းစားရှိတဲ့လောက်အကောင်းဆုံးဖြစ်အောင်ကြိုးစားပြီးတော့လုပ်မယ်သူများကငါထက်သာသလားငါကသူများထက်သာသလားဆိုတော့မစင်းစားတော့ဘူးနော်အဲ့တော့မပြိုင်တော့ဘူးပြိုင်ပွဲတော့မှငါမပါဘူးအလုတ်ကိုကောင်းအောင်မလုပ်ဘူးလို့တော့မဟုတ်ဘူးနော်မကြိုးစားဘူးဆိုတာမဟုတ်ဘူးနော်ငါအရေးချင်းရှိတယ်လို့ငါအစွမ်းစားရှိတယ်လို့ငါလုပ်ချင်တဲ့အလုတ်ကိုတော့အကောင်းဆုံးဖြစ်အောင်ကြိုးစားပြီးတော့လုပ်မယ်ဒါပေမဲ့သူများငါထက်တာသွားသလားငါသူများထက်တာသလားဆိုတာကိုတော့မစင်စားဘူးအဲ့ဒီသဘောထားလေးနဲ့နေလိုက်တဲ့ခါကျတော့စိတ်တော်ချမ်းသာတယ်စိတ်ပင်ပန်းတာအများကြီးတက်တာတယ်အလုတ်လည်းပိုကောင်းလာတာတွေ့ရမကြောက်ဆိုတော့ကိုလုတ်ဖူးရရည်ရချက်ကသူများထက်သာဖို့မဟုတ်ဘူးကိုလုတ်ချင်တဲ့အလုပ်ကိုအရေးသေးအကောင်းဆုံးဖြစ်အောင်လုပ်ဖို့ဆိုတဲ့ရည်ရချက်ဖြစ်သွားတယ်နော်နောက်အဲ့လိုပဲကိုယ့်စိတ်ကိုကိုကြည့်တဲ့ခါမှာသူများအစဉ်ပြေတာအောင်မြင်တာကြီးပွားတာတွေ့ရတဲ့ခါမှာတခါတလေမနာလိုတဲ့စိတ်ဖြစ်တယ်နော်အဲ့လိုမနာလိုတဲ့စိတ်ဖြစ်တဲ့ခါမှာအဲ့ဒီစိတ်ကိုလည်းကြည့်တော့သူများငါထက်သာနေတာသူများအစဉ်ပြေနေတာသူများကြီးပွားနေတာငါစိတ်ထဲမှာအဲ့ဒါကိုတိတ်မကြိုက်ဘူးအဲ့တော့အဲ့ဒီစိတ်ကိုကြည့်တော့ကိုယ့်ကိုယ်ကိုနည်းနည်းချက်သွားတယ်နော်သူ့ဟာသူလှုပ်လို့သူ့ဟာသူရနေတာနော်ကိုကလည်းဘာမှဝင်ပြီးတော့အရင်ကြီးဆက်ရတာလည်းမဟုတ်ပဲနဲ့သူ့ဟာသူရနေတာကိုကိုကကြားရရနေသဘောမကျသဘောမကျတော့အဲ့ဒီစိတ်ကိုကြည့်ပြီးတော့တော်တော်ကိုချက်သွားတယ်ကျန်တဲ့စိတ်တွေကိုဘုံဘုံကြီးကတိတ်မရှိဘူးလောဘဖြစ်တာတိတ်မရှိဘူးဒေါသဖြစ်တာလည်းတိတ်မရှိဘူးနော်မာနဖြစ်တာကိုလည်းတိတ်မရှိဘူးနော်ကောင်းတယ်လို့တော့မဆိုလိုပါဘူးနော်ဒါပေမဲ့မနာလိုဝင်တိုးတဲ့စိတ်ဖြစ်တာကိုတော့တော်တော်ကိုရှက်တယ်ဟိုစိတ်တွေကမှနည်းနည်းတော်သေးတယ်ဒီစိတ်ကပုံဆိုးတယ်နော်အဲ့တော့အဲ့လိုမနာလိုဝင်တိုးတဲ့စိတ်တွေဖြစ်တာကိုကြည့်ပြီးတော့ဒီစိတ်ကတိတ်အောက်တန်းကြတာပဲဒီစိတ်ကိုငါလက်ခံထားရင်ငါတော်တော်စိတ်ထားနှိမ့်ကြတဲ့သူဖြစ်သွားပြီနော်ကိုယ့်ကိုယ်ကိုလေးစားဖို့ဖြစ်ဖို့ဆိုတာတော့မှစိတ်မကောင်းတော့မလွယ်တော့အဲ့လိုနဲ့ဒီလိုစိတ်တွေကိုဒိဋ္ဌာပြီးကြည့်ပြီးတော့တနေ့နဲ့လောက်ပေါ့ကြိုးစားပြီးတော့ပယ်တယ်ဖြောက်တယ်နော်အဲ့တော့ကိုနီးကိုဟန်နဲ့ကိုရရဲ့အနည်းနဲ့ပဲပယ်တာပါပဲအတွေးနဲ့စင်ကျင်ပြီးတော့လည်းပယ်တယ်အသိနဲ့သူ့အမြင်ကိုကြည့်ပြီးတော့သူ့မှတ်ပြီးတော့လည်းပဲပယ်တယ်အဲ့လိုပယ်ကြည့်တော့အဲ့လိုလောဘတို့ဒေါသတို့မာနတို့မနာလိုဝင်တိုတဲ့စိတ်တို့နည်းသွားတဲ့အခါမှာစိတ်ကတော်တော်ပေါ့ပါလာတာတော်တော်ရှင်းလာတာကိုယ်တိုင်ခံစားရစိတ်တော်ချမ်းသာတာကကိုယ်တိုင်ခံစားအဲ့လိုကိုယ်တိုင်ခံစားရတော့ဘုရားဟောတာကိုပို့ပြီးတော့စိတ်ထဲကနှစ်သက်လာတယ်ရှင်းတတ်လာတယ်နော်ဘုရားဟောတဲ့တရားဟာစိတ်ချမ်းသာဖို့ဟောထားတဲ့တရားဖြစ်တယ်စိတ်အေးချမ်းဖို့ဟောထားတဲ့တရားဖြစ်တယ်စိတ်ကိုလွတ်လပ်စေဖို့ဟောထားတဲ့တရားဖြစ်တယ်အဲ့တော့ဒီတရားအတိုင်းငါနေလို့ရှိရင်ငါလိုချင်နေတဲ့စိတ်ချမ်းသာမှုစိတ်အေးချမ်းမှုစိတ်လွတ်လပ်မှုဆိုတာကိုရမှာပဲအဲ့လိုစမ်းကြည့်ရင်နဲ့ကိုတွေ့လေးကြုံလာတာပေါ်မှာအခြေခံပြီးတော့ဘုန်းကြီးကအဲ့ဒီတရားကိုစိတ်ထမှာရှင်းမြတ်သွားတယ်နှစ်သက်သွားတယ်သဘောကျသွားတယ်နော်အဲ့တော့အဲ့ဒါပဲတနည်းအားဖြင့်ပြောမလို့သရတရားလို့ပြောရမှာပဲနော်အဲ့တော့ဘုန်းကြီးရဲ့တဘာဝကမသိပဲနဲ့နားမလဲပဲနဲ့မျက်စိနှိပ်ပြီးတော့ယုံကြည်တတ်တဲ့တဘာဝမရှိအခုချိန်အထိအင်မတန်တန်လျာကြီးတယ်ဘာလို့မဆိုအချိန်ပေါင်းများစွာစမ်းကြည့်တတ်တဲ့အချိန်ရှိတယ်အဲ့တော့ခုနပြောသလိုနော်ကိုယ်စိတ်ထဲမှာပဲဖြစ်နေတဲ့ဒီလောဘတို့ဒေါသတို့မာနတို့အိတ်တမစ္ဆေယတို့ဆိုတာတွေကိုကြည့်ပါများလာတဲ့ခါမှာသူတို့ဖြစ်ရင်ပင်ပန်းတယ်ဆင်းရဲတယ်မလွတ်လပ်ဘူးမအေးချမ်းဘူးစိတ်ဓာတ်နှိမ့်ကျသွားတယ်ဆိုတာကိုကိုယ်တိုင်သိတယ်ဟွန်းဒီတော့ကောင်းတဲ့စိတ်တွေလည်းဖြစ်တဲ့ခါရှိပါတယ်နော်လူဆိုတာအများအားမကောင်းတဲ့စိတ်တွေကြီးပဲဖြစ်နေတာမဟုတ်ပါဘူးဘယ်သူမှမဆိုကောင်းတဲ့စိတ်လည်းပဲဖြစ်တာပါပဲ တော့ဘုန်းကြီးစိတ်ထဲမှာတခုရှိသေးတာကတဏှာတက်တယ်နော်ဒီမှာတရားနေမကောင်းဘူးဆိုရင်တိတ်ကြည့်စုနေတာကိုယ်တိုင်လည်းပဲကိုယ်တိုင်ကိုကြစေခန်းနေပါလေလိုက်ပို့တတ်တယ်စေယုံကိုလိုက်ပို့တတ်တယ်တချို့ဆိုအသက်ကြီးပြီးပြည့်စုံမဲ့သူမရှိဘူးသာသနာမရှိဘူးကိုယ်တိုင်လူနာရှင်ဖြစ်နေစေယုံကိုတော့အပ်တယ်လက်မှတ်ထိုးပြတော့ဟိုအပ်တယ်နေရောညရောအနားမှာနေပြီးတော့စောင့်ရှောက်ပေးတယ်ပြည့်စုံပေးတယ်နော်စေဝါတွေပါလေကြာပေးတယ်စေတိုက်ပေးတယ်ဘုံဘုံပြောရရင်တရားကြီးတွေဆိုရင်ခေါင်းညိတ်တာတော့မိုးစိမ့်မဟိတ်တာတော့အစဘုန်းကြီးကိုယ်တိုင်လုပ်ပေးတယ်ပြည့်စုံပေးတယ်ဘာမှအဆင်မျိုးမတော်ဘူးအဲ့လိုလုပ်ပေးရတာတော့ကြိုက်တယ်နောက်ငငယ်တွေကကလေးတွေကိုစာတင်ပေးရတာသိကြိုက်တယ်အခုချိန်ဒီအဲ့ဒီစိတ်ကရှိသေးတယ်တခုခုကိုကသိထိုင်ရင်နောက်တစ်ယောက်ကသိကျင်နေအဲ့ဟိုပြောပြချင်တင်ပေးလိုက်ရတာကိုသူသိသွားတာကိုဝန်တာတတ်တယ်နော်တခြားလည်းပဲဒီလိုပဲစားစရာလို့အိုးစားလို့ကိုယ်မှရှိနေရင်သူများချုပ်တဲ့နေတယ်ဆိုရင်တော့ပေးချင်ပါတယ်နော်အဲ့လိုကောင်းတဲ့စိတ်ကလေးဖြစ်တဲ့အခါကိုယ်စိတ်ကိုပူကြည့်ရင်လည်းပဲသိသဘောကျတယ်ကောင်းကျင်စိတ်ဆိုတာရှိတယ်နော်အဲ့တော့လူတိုင်းလည်းကောင်းကျင်စိတ်ရှိပါတယ်နော်ဒါပေမဲ့တခြားတွေလည်းပဲမကောင်းတဲ့စိတ်ကလည်းဖြစ်တာပါပဲအဲ့တော့မကောင်းတဲ့စိတ်ကြီးဖြစ်တဲ့အခါမှာသိနေလို့ရှိရင်အဲ့ဒီမကောင်းတဲ့စိတ်ကတစ်ချိန်ပါသွားတယ်။ကောင်းတဲ့စိတ်ဖြစ်တဲ့အခါသိနေလို့ရှိရင်အဲ့ဒီကောင်းတဲ့စိတ်ကပို့ပြီးတော့ကောင်းလာတယ်။နော်။အဲ့တော့အဲ့ဒီနည်းကိုဘုန်းကြီးကလုတ်ကြည့်နေတွေ့သွားတော့အဲ့ဒါကိုသိသဘောကျသွားတာ။နော်။မကောင်းတဲ့စိတ်တွေပါဖို့နဲ့ကောင်းတဲ့စိတ်တွေများလာဖို့ဟာလုံနည်းဟာရိုးရိုးလေးနဲ့လွယ်လွယ်လေးပဲ။သိနေပါ။နော်။ကိုယ်စိတ်ထဲမှာဖြစ်နေတာကိုသိနေပါ။ဒီတိနေတာတခုထင်းနေလို့ရပြီ။အင်မတန်ယူအင်မတန်ရှင်အင်မတန်သဘာဝကြပြတော့တကယ်လို့ရင်တကယ်ဖြစ်တဲ့မင်းဖြစ်တယ်နော်။အဲ့တော့အဲ့လိုကိုယ့်ဟာကိုဝါဒနာပါလို့စမ်းကြည့်ရင်စမ်းကြည့်ရင်လည်းကိုယ်စိတ်ထားလေးတွေတဖြည်းဖြည်းတဖြည်းဖြည်းပြောင်းလာတာကိုကိုယ့်ဟာကိုသိရတယ်နော်။အပျော်ပါနည်းနည်းတော့ညော့သွားတယ်နော်။အချင်းချုံးတာတွေနည်းနည်းညော့သွားတယ်။ကိုယ်အမူအရာနှုတ်အမူအရာကစရမ်းဆိုင်တာကြမ်းတမ်းတာတွေကတဖြည်းဖြည်းနည်းသွားတယ်နေတော့တဲ့ခါကျတော့ကိုကိုကိုပူပြီးတော့လေးစားလာတယ်ကိုကိုပေါင်းဝချင်းအတိုင်းဝိုင်းကလည်းနည်းနည်းလေးစားလာတော့အဲ့လိုဖြစ်ရတာတိတ်ကျင်တတ်တာပဲနော် self respect self esteem ဆိုတာအမှန်တန်ရေးကြည့်ပါလေနော်ကိုကိုကိုလေးစားဖို့ကိုကိုကိုတန်ဖိုးထားဖို့ကိုကိုကိုဖြစ်ဖို့ကိုကိုကိုယုံကြည်ဖို့အဲ့ဒါအမှန်တန်ရေးကြည့်တယ်နော်ကိုကိုသူများမလေးစားတာကတော့မတတ်နိုင်ဘူးပေါ့နော်ဒါပေမဲ့လေးစားရင်တော့ကျိတ်ပါလေမလေးစားဘူးဆိုလည်းပဲမတတ်နိုင်ဘူးဒါသူ့တဘောပဲနော်ကိုယ်ကိုယ်တူများမဖြစ်တာမတတ်နိုင်ပါဘူးเนาะသူဖြစ်ခြင်းလည်းဖြစ်ဖို့မဖြစ်ခြင်းလည်းနေပါเนาะဒါပေမဲ့ဘုန်းကြီးတော်ငငယ်လေးကဖြစ်တဲ့လူတော်တော်များပါတယ်မုန်းတဲ့လူလည်းနည်းနည်းတော့ရှိပါတယ်เนาะအဲတော့သို့တော့ကိုယ့်ကိုယ်ကိုဖြစ်ဖို့လိုတယ်เนาะပြီးတော့သူများကိုယ့်ကိုမယုံကြည်တာအဲ့ဒါကိစ္စမရှိဘူးမတတ်နိုင်ဘူးเนาะယုံကြည်ရင်တော့လည်းကောင်းပါတယ်သဘောကျပါတယ်เนาะကိုယ့်ကိုယ်ကိုယုံကြည်ဖို့လိုတယ်အဲ့တော့ကိုကိုကိုလေးစားဖို့ကိုကိုကိုဖြစ်ဖို့ကိုကိုကိုယုံကြည်ဖို့ကိုကိုကိုအားကိုးဖို့အဲ့ဒါတွေကအမှန်တန်အရေးကြီးပါလေနော်အဲ့တော့စာပေတွေအများကြီးဖတ်တဲ့ခါကျတော့ဒီလိုအချက်လက်တွေကအရေးကြီးတယ်လို့ပညာရှိတော်တော်များများကပြောထားတာရေးထားတာတွေ့ရတော့ဘုန်းကြီးကအဲ့ဒါကိုသိတဲ့ဘောကြတယ်ငါကောင်ကလေးစားရမယ်ငါကောင်ကချစ်ရမယ်ငါကောင်ကယုံကြည်ရမယ်ငါကောင်ကအားကိုးရမယ်နော်အဲ့တော့ကိုကိုကိုအားကိုးတယ်ဆိုတဲ့စိတ်ကိုသိမွေးတာနော်ဘာမှဆိုကိုကကိုဖြစ်အောင်လုပ်တယ်သိကျင်တာရှိရင်လည်းကိုကကိုသိအောင်ကြိုးစားတယ်ဒါပေမဲ့တခါကလေးကြတော့လေအဲ့ဒါကိုကအခက်ခဲဖြစ်တာရှိတယ်နော်ဘုန်းကြီးကလည်းသိတဲ့ရှိရင်ဘာသာကသိပြောတတ်တယ်ပြောတော့ဘယ်လိုပြောလဲဆိုတော့ကိုကိုကိုအားကိုးတယ်ငါအားငါကိုးတယ်လို့အဲ့လိုသိပြောတတ်တယ်နော်အဲ့ဒါကိုဂုံလဲယူတတ်တယ်အဲ့လိုဂုံယူတော့တချို့လူတွေကဘယ်လိုပြောလဲဆိုတော့အဲ့ဒါကဘဝင်မြင့်နေလို့နော်အပြောကခိုင်းရဗျာရောနော်အဲ့တော့ဘုန်းကြီးကတခါလေးတွေးကြည့်တယ်တို့ Asian culture ဟာကိုအားကိုကိုးတာကိုသိအားပေးပုံမရဘူးဟုတ်လားတော့မသိဘုံဘုံတော့အဲ့လိုပဲယူဆတယ်နော်သူများကိုအားကိုးတာသူများကိုယုံကြည်တာကိုအားပေးတယ်နော်ကိုအားကိုကိုးတာကိုသိအားမပေးဘူးနော် dependent ဖြစ်အောင်လုပ်တယ်အဲ့ဒါလို့ဘုန်းကြီးကမြင်မိတယ်နော်အဲ့တော့အပြည့်မြင်တာဆိုတော့လဲဟိုတချို့ကကြိုက်ချင်မှကြိုက်တယ်နော်အဲ့တော့ဘုန်းကြီးကိုယ်တိုင်ပဲကိုကိုကိုအားကိုးတယ်လို့ကိုနဲ့ပြည့်တဲ့သူဘသူကိုဖြစ်ဖြစ်သူအားသူကိုးနေအောင်ဘုန်းကြီးကတော့အထောက်အကူပေးတယ်နော်ကြားလေးလေးတဖြည်းဖြည်းတဖြည်းဖြည်းနဲ့သူအားသူကိုးနေတယ်လို့ဖြစ်သွားရတယ်အဲ့တော့ငယ်တုန်းကတော့ မိဘကိုအားကိုးရတယ်တခြားလူတွေလည်းအားကိုးရတယ်ဆရာသမားတွေအားကိုးရတယ်တဖြည်းဖြည်းအသက်ကြီးလာရင်သူတစ်ပါးပေါ်မှာမိခိုနေရတာအားကိုးနေရတာနည်းသွားမှကောင်းတယ်နော်သာဝဏေအတွက်မိခိုရတာလည်းနည်းသွားမှကောင်းတယ်အဋ္ဌညာပိုင်းဆိုင်ရာမှာလည်းပဲသူများပြောပြမှသိရမယ်ဆိုတော့ဘဝကနေတဖြည်းဖြည်းနဲ့ကိုညာနဲ့ကိုသိအောင်လုပ်မယ်ဆိုတဲ့ဘက်ကိုတွားရမှာပဲနော်အဲ့ဒါလူရဲ့တဘာဝနော်လူတဘာဝရဲ့အခြေခံတဘာဝကဘာလဲဆိုတော့မိခိုနေရတဲ့ဘဝကနေတဖြည်းဖြည်းနဲ့မိခိုရတာနည်းတဲ့ဘဝဘက်ကိုတွားရမယ်နော် dependent ဖြစ်နေတဲ့အခြေအနေကနေတဖြည်းဖြည်း independent ဖြစ်တဲ့ဘက်ကိုတွားရမယ်ဒီလိုဘုန်းကြီးဟိုလက်ခံတယ်နော်အဲ့လိုနဲ့ပဲအဲ့လိုတရားစာပေတွေဖတ်ရင်းလေ့လာရင်းနဲ့လုပ်ကြည့်ရင်စမ်းကြည့်ရင်းနဲ့ဆရာဟောတဲ့တရားတော်တွေရဲ့အကျိုးကျေးဇူးကိုကိုယ်တိုင်သိလာတယ်နော်အဲ့တော့အကုန်လုံးတော့မသိဘူးနော်အခုလည်းပဲအကုန်လုံးမသိပါဘူးနည်းနည်းပဲသိပါတယ်နော်အဲ့တော့သို့တော့ကိုယ်သိတဲ့လောက်ကလေးကိုလက်တွေ့ကျင့်သုံးကြည့်တဲ့ခါကျတော့အင်မတန်အကျိုးများတာကိုတွေ့ရတယ်နော်ထူးထူးခြားခြားအကျိုးများတာကိုတွေ့ရတယ်ကိုယ်ကိုယ်ကိုယုံကြည်မှုကိုယ်ကိုယ်ကိုအားကိုးမှုကိုယ်ကိုယ်ကိုတန်ဖိုးထားမှုကိုယ်ကိုယ်ကိုလေးစားမှုဆိုတာတွေကတဖြည်းဖြည်းတဖြည်းဖြည်းတဖြည်းတက်လာတာအဲ့ဒါစိတ်မှာတိတ်အားရှိတာပဲနော်အဲ့တော့ဘုန်းကြီးကစဉ်းစားကြည့်တယ်လူတွေလိုချင်တဲ့အရာဘာလဲဘုန်းကြီးလူတော်များအောင်မေးကြည့်တယ်စိတ်လိုချင်တဲ့အရာဘာလဲလို့ပြောပြစမ်းပါလို့ပြောနိုင်မလားယုတ်တည်းဆိုရင်တော့သူကဖေးပြောမှာပေါ့ပတ်စံလိုချင်တယ်လို့ပြောမယ်နော်ဘွဲလိုချင်တယ်ပြောမယ်ရာထူးလိုချင်တယ်လို့ပြောမယ်နော်အမှတ်တမဲ့ဖြေလိုက်ရင်တော့အပေါ်ရန်တွေးနဲ့ဖြေမယ်ဆိုဒီလိုပဲဖြေမယ်နော်ဘုန်းကြီးကတော့ကိုယ်စိတ်ကိုကိုကြည့်ပြီးဘလို့ဖြေလဲဆိုတော့ငါတကယ်လိုချင်တဲ့အရာစိတ်မှာအားရှိနေတာကိုလိုချင်တယ်နော်စိတ်အားငယ်နေတာကိုမလိုချင်ဘူးစိတ်ညစ်နေတာမလိုချင်ဘူးစိတ်တက်ကြနေတာမလိုချင်ဘူးနော်စိတ်ထဲမှာအားရှိပြီးတော့အသက်ဝင်နေတာကိုလိုချင်တယ် I want to feel aliveနော်အသက်ဝင်နေနော်အဲ့တော့ဘဝကိုအသိဉာဏ်လေးနဲ့နေပြီးတော့လှုပ်သွားရင်အသက်ဝင်ပူတိလာလေးလေးပူပြီးတော့အသက်ဝင်နေလေးပဲနော်ကိုအားကိုကိုပြီးတော့အလုပ်တစ်ခုကိုကြိုးစားပြီးတော့လုပ်လိုက်လို့အောင်မြင်သွားလို့ရှိရင်စိတ်အားရှိပြီးတော့ပူပြီးတော့အသက်ဝင်လာတယ်နော် feel alive ဆိုတဲ့ခံစားမှုကိုတကယ်ရတယ်နော်အဲ့တော့အဲ့ဒါလိုကောင်းတာလေးတွေလှုပ်ကြည့်ရင်လှုပ်ကြည့်ရင်နဲ့နော်ကိုယ့်ကိုယ်ကိုချစ်ခင်မှုကိုယ့်ကိုယ်ကိုလေးစားမှုကိုယ့်ကိုယ်ကိုယုံကြည်မှုကိုယ့်ကိုယ်ကိုအားကိုးမှုဆိုတာလေးတွေတဖြည်းဖြည်းညှင့်တက်လာတဲ့ခါမှာအဲ့ဒီ feel alive ဆိုတဲ့ခံစားမှုကိုရနော်ဒါဒီမကတည်ဘူး I feel strong ဆိုတဲ့ခံစားမှုကိုရခန္ဓာကိုယ်ကတော့ကိုယ့်ထက်အားကြီးတဲ့လူတွေအများကြီးပါပဲနော်ဘယ်သူနဲ့မှတော့နိုင်ခင်ကြီးပြောတာမဟုတ်ပါဘူးဘုန်းကြီးပြောတဲ့ I feel strong ဆိုတာကခန္ဓာကိုယ်ကိုပြောတာမဟုတ်နော်စိတ်ထဲမှာအားရှိနေတယ်အားငယ်စိတ်မရှိကြောက်စိတ်မရှိနော်သိငယ်စိတ်မရှိနော်သင်္ကေတကိုအင်္ဂလိပ်လိုဘယ်လိုခေါ်လဲ inferiority feeling inferiority ယောဂဖြစ်သွားပြီဆိုရင်တော့ inferiority complex လို့ခေါ်ရနော်အဲဘုန်းကြီးစိတ်မှာတဖြည်းဖြည်းအဲ့ဒီ inferiority complex ဆိုတာပျောက်သွားတော့အဲ့တော့လူတွေကငယ်ငယ်နေကြည့်လာတာဆိုတော့ငယ်ငယ်တုန်းမှသူတော်ဘာမှရာဂန်တုန်းကြည့်ညီခိုရတယ်ညီခိုရတော့ကလေးငယ်လေးတွေမှဘာပြောပြောနော်အငယ်စိတ်ဆိုတာရှိမိဘကချစ်လွန်းလို့ပြည့်စုံနေတာမလို့အဲ့ဒီချစ်တာလေးကြောင့်လည်းနည်းနည်းအားရှိနေတာနော်သူ့ကိုယ်သူယုံကြည်မှုမရှိဘူးသူဘာမှမသိတယ်လို့ပဲဘာမှမလုပ်တတ်ဘူးနော်ဆိုတော့အဲ့ဒါလို့ဘဝကနေတဖြည်းဖြည်းသိတတ်လာတယ်လုပ်တတ်လာတယ်ကိုယ်အားကိုယ်ကိုးနိုင်လာတဲ့ခါမှာအားရှိလာတယ်နော်ဒါတော့မှတချို့အသက်တော်တော်ကြီးတဲ့အထိအားငယ်စိတ်ရှိတယ်နော်အပြစ်တော့မတင်လို့ပါဘူးနော်ဒါတဘာဝဖြစ်နေတာကိုပြောတာပါအဲ့ဒီအားငယ်စိတ်ဆိုတာတော်တော်ပင်ပန်းတယ်နော်တော်တော်လည်းကြောက်เสียကောင်းပါလေ။အားငယ်နေရတာမကောင်းပါဘူး။ပြင်ငယ်နေရတာမကောင်းပါဘူး။နော်။အဲ့တော့လူလူချင်းရှင်လိုက်တဲ့နဲ့တချို့ကကျွတ်ကျွတ်လေးရိုးရိုးလေးဖြစ်သွားတယ်။အားငယ်စိတ်ကရှိနေတယ်နော်။ပြင်ငယ်စိတ်ကရှိနေတယ်။အဲ့တော့ပြောတယ်ဆိုတဲ့ခါမှာပွတ်ပွတ်နဲ့နဲ့ရဲရဲချင်းချင်းမပြောရဲဘူး။နော်။ကြောက်နေတယ်။ဘုန်းကြီးကတော့စိတ်ကရှိတဲ့အတိုင်းပြောတာပဲ။နော်။မှားသွားရင်လည်းပဲဒုက္ခတော့ရောက်တာပဲ။နော်။ဒါပေမဲ့ဒုက္ခရောက်လဲရောက်မစင်မတတ်နိုင်ဘူး။နော်မမသိရင်တော့ပြင်တာပါပဲအဲ့ဒီမားတာကိုပြင်ရမှာကိုလည်းပဲဘုန်းကြီးကမကြောက်ဘူးချက်လည်းမချက်ဘူးနော်မားမှကြောက်လွန်းသွားရင်ဘာဖြစ်လဲဘာမှမလို့ရဲတော့ဘာမှမပြောရဲတော့ဘူးနော်အ တော့မမားလူမရှိဘူးမားတာပါပဲเนาะအဲ့တော့ပြောပါဆိုပါလုပ်ပါစဉ်းစားစားလေးပြောစဉ်းစားလေးလုပ်ဒီကြားထဲကလည်းမှားအောင်ပါပဲเนาะမှားလို့ရှိရင်မှန်မှန်သိပြင်လိုက်ဟုတ်ဘုတ်လို့ပဲဒကမကြီးတောက်ပဲအဲ့ဒါကိုခဏခဏပြောတယ်မှားသွားပြီလားမှန်မှန်သိပြင်လိုက်ဟာတော်တော်ကောင်းတဲ့စကားပါเนาะအဲ့နဲ့ဘုန်းကြီးတော်စဉ်းစားထားတာရှိတယ်စောက်တော့ရေးကျင်တာရှိတယ်ပြင်လိုက်ရင်ကောင်းသွားမယ်ပြင်းစရာတွေကအများကြီးရှိနေတယ်နော်ဒါပေမဲ့ပြင်းလိုက်ရင်တော့ကောင်းသွားမှာအမှန်ပဲနော်အဲ့လိုနဲ့ကိုယ်စိတ်ကိုကိုကြည့်ပြီးတော့ပြင်းလာတော့ပြင်းတော့တဖြည်းဖြည်းနဲ့ကိုယ့်ကိုယ်ကိုယုံကြည်မှုအများကြီးရှိလာတယ်နော်စိတ်က I feel strong I feel alive အဲ့လိုဖြစ်လာတယ်နော်တော့ကိုယ့်ကိုယ်ကိုယုံကြည်မှုကိုယ့်အသိဉာဏ်ကိုကိုယ်ယုံကြည်မှုဆိုအများကြီးရှိလာတော့ဒီတင်ရတင်လာဆိုတော့မရဘူးနော်ဘာဖြစ်လာလဲဘုရားပေါ်မှာပါယုံကြည်မှုဆိုတာတဖြည်းဖြည်းဆက်လာတယ်။ तू อ่ะချက်ချင်းအကုန်လုံးမရဘူးเนาะ။ဒါရာတရားဆိုတော့ရာခိုင်နှုန်းကြီးချက်ချင်းမရနိုင်ဘူး။ဟော။တရားကိုကျင့်သုံးရင်ကျင့်သုံးရင်နဲ့မှာတရားရဲ့အကျိုးကိုများများရလာလေလေ။ဘုရားပေါ်မှာကျေးဇူးတင်တဲ့စိတ်ပေါ်ဖြစ်နေလေပဲ။ဟော။အဲ့တော့ဘုရားကိုတိတ်ကျေးဇူးတင်တာ။အခုလည်းဒီလိုပဲဒီနေ့ဒီနေ့ကိုအချိန်ပေါင်းများစွာကျေးဇူးတင်တဲ့စိတ်ဖြစ်တယ်။ဟော။ဘုရားကိုလည်းကျေးဇူးတင်ပါလေတခြားတခြားကျေးဇူးတင်ရမယ့်သူတွေအများကြီးရှိပါသေးတယ်နော်အလုံးကိုကျေးဇူးတင်ပါတယ်နော်ဒီထက်မှကျေးဇူးတင်တဲ့ထက်မှဘာလို့ပါသေးလဲဆိုတော့ကိုယ့်ကိုယ်ကိုယ်လည်းကျေးဇူးတင်ပါတယ်နော်အဲ့လိုပြောရင်ဘယ်လိုအသေးပဲကောက်မလဲတော့မသိပါဘူးနော်ကိုယ့်စိတ်ကိုယ်ကိုယ်လည်းကျေးဇူးတင်ပါတယ်ကိုယ့်ကံတရားကိုလည်းကိုယ်တခါပြန်ကျေးဇူးတင်ပါတယ်နော်ငါတော်တော်ကံကောင်းတဲ့သူပဲနော်ငါကံတရားကဒီလိုခန္ဓာဒီလိုစိတ်ဓာတ်ဒီလိုအတ္တညာမျိုးအခြေခံလေးဖန်တီးပေးထားတာသို့တော့အဲ့ဒီကံဆိုတာလဲကိုပြုတ်ခဲ့တဲ့ကံမယ်နော်ကိုပြုတ်ခဲ့တဲ့ကံဆိုတော့ဟိုအတိတ်ဘဝဘဝကပြုတ်ခဲ့တာနော်တခါတလေမှန်းကြည့်တော့အဲ့ဒီအတိတ်ဘဝဘဝတုန်းကဖြစ်ခဲ့တဲ့အရစကားနဲ့ပြောရင်တော့ငါပဲဆိုပါတော့အဲ့ဒီအတိတ်ဘဝတုန်းကငါဆိုတာတွေကိုလည်းကျေစုတင်တာပဲနော်ဟောအတိတ်ဘဝတုန်းကအဲ့ဒီငါကလုပ်ခဲ့တဲ့အကျိုးတွေကိုအခုဒီငါကခံစားနေရတယ်နော်ငါလို့ပြောလိုက်တော့တက်ကာယဆိုတဲ့အတိတ်ပြတော့ပါသွားတယ်နော်သို့တော်စကားဆိုတော့ဒီလိုပဲပြောရပါတယ်အဲ့တော့တွေးကြည့်တော့အရင်ဘဝတုန်းကငါဆိုတဲ့အဲ့ဒီဘယ်သူလဲမသိဘူးငါဆိုတဲ့အဲ့ဒီလူကလောက်ခဲ့တာတော်တော်ကောင်းတာပဲအဲ့ဒီအကျိုးတွေခံစားနေရတယ်နော်ကိုယ်အတွင်းနဲ့ကိုယ်တွေးပြီးတော့သဘောတွေကြောက်တော့ကိုယ့်အကူလည်းကြီးပါတယ်အခုတချို့တကမိုင်းကြီးကြီးနေတာတွေ့တယ်နော်အဲ့ဒါလည်းဘုန်းကြီးထင်တော့လေအဲ့ဒါလည်းကျေစုတင်တယ်လို့ထင်တယ်နော်အဲ့ဆရာကျန်ပြတော့အဲ့လိုကျေးဇူးတင်တာပါပဲနော်အဲ့တော့အဲ့လိုကျေးဇူးတင်တဲ့စိတ်ဖြစ်တော့ဘယ်လိုဖြစ်လာလဲဆိုတော့ပို့ပြီးတော့ကောင်းတာလုပ်ခြင်းစိတ်ဖြစ်လာတယ်ကောင်းတာတွေလည်းပို့ပြီးတော့လုပ်ဖြစ်တယ်ဒါကြောင့်ဘုန်းကြီးတခုထပ်ပြီးတော့ပြောချင်တာကိုယ့်ဘဝမှာကောင်းတာတွေများများဖြစ်လာခြင်းကျေးဇူးတင်တတ်တဲ့စိတ်ကိုမွေးပါဘုသူကိုဖြစ်ဖြစ်နည်းနည်းလေးဖြစ်ဖြစ်ကျေးဇူးတင်တတ်တဲ့စိတ်ဘာလေးဖြစ်ဖြစ်ကိုယ့်ဘဝမှာလုတ်ခဲ့ပေးကြီးလုတ်ပေးခဲ့တာပြောခဲ့ကြတာဆိုခဲ့တာအကူညီပေးခဲ့တာကောင်းတာတွေကိုကျေးဇူးတင်ပါနော်ဘုန်းကြီးဆိုရင်ဥမာပြောရင်ငှက်ကလေးအတန်ကြားရရင်ဘုန်းကြီးကသိတဲ့ဘောကြငှက်တန်ကိုသိကြတယ်အဲ့ငှက်ကလေးအတန်ကြားရင်အဲ့ငှက်ကလေးကိုကျေးဇူးတင်နေတာနော်သူ့အတန်လေးကြားတော့ကိုယ်ကပျော်သွားတာပေါ့နော်အဲ့သူ့ကျေးဇူးတင်တာပဲအဲ့တော့ဘယ်ဟာဖြစ်ဖြစ်ပေါ့လေနော်ကျေးဇူးတင်တတ်လို့ရှိရင်တော့ကျေးဇူးတင်စရာတွေကြီးတယ်အဲ့တော့အခုနောက်လိုပဲတရားထုတ်လို့စိတ်ကလေးနည်းနည်းအေးချမ်းလာတော့ဘုရားကိုသိကျေးဇူးတင်တာပဲနော်အခုချိန်ထိနေတိုင်းကျေးဇူးတင်တယ်တရားထုတ်လိုက်တိုင်းစိတ်ကလေးကကြည်လင်လာတယ်အေးချမ်းလာတယ်နော်ဒီငြိမ်ပတ်တန့်ရှင်းတော့တရားသဘောလေးတွေကိုယိုးယိုးလေးနည်းနည်းနည်းနည်းလေးသဘောပေါက်တယ်နော်သဘောပေါက်တဲ့ခါတိုင်းအမှန်တန်ကျေးဇူးတင်တယ်နော်ဘုန်းကြီးကတော့အဲ့လိုကျေးဇူးတင်တာကဘုရားတရားတရားတစ်မျိုးပါပဲနော်အဲ့တော့ဘုရားကိုကျေးဇူးတင်တယ်ဆိုတော့တရားကပါမသွားဘူးလားပါသွားပါပြီနော်တရားရဲ့အကျိုးကိုရလို့ပဲဘုရားကိုကျေးဇူးတင်တာနော်အဲ့လိုဆိုတော့ဒီတရားတွေကိုမပြောင်းမပြတ်အောင်အခုလောက်ထိမြေပေါင်း2500ကျော်ထိမ့်သိမ့်ဆောင်းလျှောက်လာတဲ့တန်ခါတော်တွေရောကျေးဇူးတင်ပါလေနော်တရားစာပေတွေရေးခဲ့တဲ့ဆရာတော်တွေတန်ခါတော်တွေတရားဟောတဲ့ဆရာတော်တွေတန်ခါတော်တွေဘုန်းကြီးကိုယ်တိုင်ဆရာတော်တွေဒီမှာတတိခံပြီးတော့ဝေယဝိသအကြီးငယ်ကြီးပြုစုပြီးတော့ နေခဲ့ပါတယ်နော်ဆရာတော်တွေရဲ့သုံးပါမှုတုံတင်မှုတွေကိုအများကြီးရခဲ့ပါတယ်အဲ့ဒီကျေးဇူးတွေကိုလည်းအမြဲတမ်းတတိရတယ်အမြဲတမ်းကျေးဇူးတင်တယ်နော်ဘုန်းကြီးကတခုခံကောင်းတာဆရာကောင်းတွေအများကြီးနဲ့တွေ့ရတယ်ငငယ်လေးတွေကဆရာကောင်းတွေအများကြီးနဲ့တွေ့တာအဲ့ဒီဆရာကောင်းတွေကပညာတွေအများကြီးရခဲ့တယ်သိကျေးဇူးကြီးပါတယ်အဲ့လိုနဲ့နေ့စဉ်ပဲကိုယ်လည်းနှိမ့်တယ်လောက်လုံးနိုင်တယ်လောက်အရေးကြီးဆုံးအချက်ကတော့တတိနဲ့အမြဲတမ်းပြနေတဲ့အချက်ကိုလောက်ပါတယ်ဆိုတော့အမြဲတမ်းပြလောက်တယ်ဆိုပေမဲ့ရာခိုင်နှုန်းကြီးတော့မရပါဘူးနော်မေ့တဲ့ခါလည်းမေ့သွားပါတယ်သို့တော့တတိယတိုင်းတတိယတိုင်းတတိနဲ့နေပါတယ်နော်ဆိုတော့ဒကာဒကမတွေကလည်းအဲ့လိုဖြစ်စီတယ်နော်သူဘုန်းကြီးရဲ့အကြောင်းကိုပြောပြတာကဒကာဒကမတွေလည်းအဲ့လိုဖြစ်စီခြင်းလို့အထူးသဖြင့်ငယ်ရတဲ့သူတွေကိုဖြစ်စီခြင်းတယ်နော်အဲ့ဘုန်းကြီးကခုနစိုးစိုးစကားကိုပြန်ကြောက်ရတယ်။ငငယ်တော့ဆိုရင်ဘာသာတရားတွေအများကြီးကိုလေ့လာပြီးတော့စိတ်ရှုပ်သွားတယ်။နော်။များများလေ့လာတော့ဘာဖြစ်သွားလဲ။ရှုပ်သွားတယ်နော်။ရှုပ်သွားပြီးတော့ဘာကိုယုံမှမှတော့မသိတော့ဘူး။ဘာမှလည်းမယုံကျင်တော့ဘူး။မယုံကျင်ဘူးမကဘူး။သမိုင်းတွေကိုဖတ်ကြည့်တဲ့အခါကျတော့ဘယ်လိုတွေ့ရလဲဆိုတော့သမိုင်းမှာဘာသာတရားကြောင့်ရှစ်ဖြစ်တာတွေအများကြီးတွေ့ရတော့အာဘာကြောင့်ဘာသာတရားကြောင့်ရှစ်ဖြစ်ရတာလဲ။ဘာသာတရားဆိုတာလူရဲ့စိတ်ကိုအေးချမ်းအောင်လုပ်ပေးရမယ်၊နူးညံ့အောင်လုပ်ပေးရမယ်၊လူလူချင်းချစ်ခင်အောင်လုပ်ပေးရမယ်၊တနာတအောင်လုပ်ပေးရမယ်၊ခွင့်ထွက်တအောင်လုပ်ပေးရမယ်နော်။အခုတော့တယောက်ကိုတယောက်သိအောင်လုပ်နေတယ်ဆိုတော့ဒါလုံးဝမဖြစ်တင်ဘူး။အဲ့လိုယူဆတယ်နော်။ယူဆတော့တစ်ချိန်မှာဘယ်လောက်တိအောင်တွေးမိလဲဆိုတော့ဘာဘာသာမှမကိုကိုယ်နေတာကယူအဲ့ဒါကရှင်းတယ်အဲ့ဒါဒုက္ခနည်းတယ်နော်။အဲ့လိုပဲတော်တော်ကြာကြာလေးနေခဲ့ပူပါတယ်နော်။ဒါပေမဲ့ခုနပြောသလိုပဲဘုန်းကြီးအချင်းကကောင်းတာလေးတစ်ခုခုကိုသိရလို့ရှိရင်မှတ်ထားတဲ့အချင်းရှိတယ်နော်ပြက်ထားတတ်တယ်ပြန်စဉ်းစားတယ်ပြန်တွေးတယ်လှုပ်ကြည့်တယ်လှုပ်ကြည့်တော့မြတ်စွာဘုရားဟောတဲ့တရားတော်တွေကိုတကယ်လေ့လာကြည့်တဲ့အခါမှာနော်မြတ်စွာဘုရားဘယ်တော်ဝါတဦးတယောက်ကိုမှဒုက္ခရောက်စေဖို့တိုက်တွန်းထားတာမရှိဘူးဘယ်မှာမှမတွေ့ရဘူးလုံးဝမရှိဘူး no exceptionနော်မိုးအောင်တိုက်တွန်းထားတာမရှိနော်ဖြစ်အောင်တနာအောင်ခွင့်လွတ်တတ်အောင်တိခန္ဓာအောင်ဒါတွေကိုအကျဉ်းချင်းဆုံးမထားတာနော်ခန္ဒီပရမန်တပောတိတိခာတိခန္ဓာအကျင့်တကအကျင့်တမှာအမြတ်ဆုံးနော်တိခန္ဓာခွင့်လွတ်ဖို့အဲ့တော့ဘုရားဟောတဲ့တရားတွေဖတ်ကြည့်တဲ့အခါကျတော့ဒီတရားတွေဟာနော်စိတ်ထားကိုညှင်းညက်အောင်လုပ်ပေးတဲ့တရားတွေကိုယ်စိတ်ထဲမှာကိုပြန်ကြည့်တဲ့ခါကျတော့လေဒါတွေကိုမလိုချင်ဘူးလားဆိုတော့လိုချင်တယ်နော်ဖြစ်တတ်တဲ့သူဖြစ်ချင်တယ်ကိုယ့်ကိုချစ်တာကိုလည်းလိုချင်တယ်နော်လူအားလုံးနဲ့အဆင်ပြေအောင်လည်းနေချင်တယ်စိတ်ချမ်းသာတတ်တာလည်းနေချင်တယ်နော်ဘဝကိုအတိတ်တည်းရှိရှိတန်ဖိုးရှိရှိလည်းနေချင်တယ်နော်အဲ့တော့ကိုလိုချင်တာတွေနဲ့ဘုရားဆုံးမထားတာတွေနဲ့ဟာကိုက်တယ်နော်ကိုယင်တွေကဖြစ်တာတဲ့ဖြစ်လာတဲ့ဆန္ဒနဲ့ဖះရဲ့အဆုံးမနဲ့ဟာကိုက်ငါစိတ်ထဲမှာမှန်တာကိုသိကျင်တယ်အိကျန်တာကိုသိကျင်တယ်ချမ်းသာတာကိုတဲ့နည်းကိုသိကျင်တယ်အဲ့ဒါငါရဲ့ရင်ထဲကဖြစ်လာတဲ့စန္ဒပဲဆိုတော့ကိုယ်ရင်ထဲကိုကိုကြည့်ပြီးတော့အမှန်တော့ငါရင်ထဲမှာဘာသာတရားဆိုတာရှိနေပြီးသားပဲအဲ့လိုစဉ်းစားမိနော်ရင်ထဲမှာအခြေခံအပြင်ဘာသာတရားဆိုတာရှိနေတယ်နော်မှန်တာကိုသိကျင်တယ်ဆိုတာကဘာသာတရားဖြစ်သွားပြီနော်မြင့်မြတ်တာကိုသိကျင်တယ်နော်အေးချမ်းတာကိုသိကျင်တယ်လွတ်လပ်တာကိုသိကျင်တယ်လွတ်လပ်တာကိုလိုချင်တယ်ဆိုတာကဘာသာတရားဖြစ်သွားပြီနော်အဲ့တော့ငါ့ရင်ထဲမှာဓာတ်ရီကိုလိုချင်တယ်ဆိုတော့ငါ့ရင်ထဲမှာဘာသာတရားရှိနေတယ်နာမည်သာမတက်သေးတာနော်ဘာသာတရားတော့ရှိပြီဒါအဲ့တော့မြတ်စွာဘုရားကဒီတရားတော်တွေကိုဘယ်ရရဘုန်းကြီးအထင်နဲ့ပြောမယ်နော်မြတ်စွာဘုရားဒီတရားတော်တွေကိုသူ့ယင်တွေကပဲရတာပါနော်ဘုရားရဲ့ယင်တွေကဖြစ်ပေါ်လာတဲ့ဘာသာတရားနော်ဘုရားရဲ့စိတ်ထဲကဘုရားရဲ့အသိဉာဏ်နဲ့အသိဉာဏ်တွေကထွက်လာတဲ့ဖြစ်လာတဲ့ဘာသာတရားအမှန်တရားနော်အဲ့တော့ဘုန်းကြီးရဲ့စိတ်ထဲမှာလည်းပဲအဲ့ဒါတွေကိုလိုချင်နေတယ်ဆိုတော့ဘုရားကလည်းအဲ့ဒီဟာကိုရဖို့ရနိလန်းကိုပေးထားတယ်အဲ့လိုဆိုတော့အဲ့ဒီနီလန်းကိုယူမလားမယူဘူးလားယူမှာပဲနော်အဲ့တော့ ယူမိရတာကိုဖြစ်သွားတာယူမယ်ယူမလားမယူဘူးလားတော့မစဉ်းစားမိပါဘူးနော်ယူမိရတာကိုဖြစ်သွားတယ်နော်ခုခေါင်းကိုက်နေတယ်ဆိုပါတော့ဟောဒီစေးတောက်ရင်ကြောက်မယ်တောက်မလားလို့မေးရင်လည်းနေတယ်တောက်ပါလေနော်အဲ့ဒီလိုပေါ့ဆိုတော့စိတ်ထဲမှာပူလောင်နေတယ်ဆင်းရဲနေတယ်ပင်ပန်းနေတယ်မှန်သလားမှားသလားမသိတဲ့လူ희ဟာတွေတန်တရားတွေနဲ့စိတ်ဆင်းရဲနေတယ်စိတ်ပင်ပန်းနေတယ်အဲ့ဒီခါမှာအမှန်ကိုသိအောင်နိလန်ပေးမယ်စိန်လူကျင်တာပေါ့ဘာလို့ဆိုတော့ဟုတ်လားမဟုတ်လားဆိုတော့စိတ်နှခွဖြစ်ရတာတော်တော်ဆင်းရဲပါလေနော်အမှန်ကိုအမှန်တိုင်းသိလိုက်ရတာစိတ်တော်ချမ်းသာစိတ်မှာတော်တော်လည်းအားရှိပါတယ်နော်အထူးသဖြင့်အခုဘုန်းကြီးတနေ့အသက်ကြီးလာတဲ့ခါကျတော့အမှန်ကိုသိရတာတော့အရသာရှိတာဘာမှမရှိတော့ဘူးစားရတာလည်းပဲဒါအစာအာဟာရပြောင်းစားလိုက်တာပဲနော်တချို့အာဟာရအရသာလေးတွေတော့လည်းကြိုက်တာလေးတော့ရှိပါတယ်ဒါပေမဲ့အဲ့လောက်ကြီးမဲမဲမမောတိုတတာမရှိတော့ပါဘူးနော်ကျန်တဲ့လူပါပဲဝေရတာနေရတာလူပဲတန့်ရှင်းနေရင်တတ်ရနေရင်တော့ရှင်းတတ်ပါဘူးနော်သူတို့ကိုသိပြီးတော့စိတ်ထဲမှာအာယုံပြုတ်ပြီးတော့ဟိုအာရရှင်းတတ်နေတဲ့စိတ်မဖြစ်ပါဘူးနော်ဘာကိုအာရတယ်လဲဆိုတော့အမှန်ကိုသိရတာကိုအင်မတန်အားရပါလေအင်မတန်အရသာရှိပါလေနော်အဲ့တော့အသက်ကြီးသွားနေလေကိုအရသာခံရတဲ့အရာကဟိုပို့ပြီးတော့နန္တရားပိုင်းအတိဉဏ်ပိုင်းဘက်ကိုရောက်သွားနေလေပဲနော်ဟိုကလေးငယ်ငယ်လေးတယောက်ကိုမင်းမယ်ဘာကိုတိတ်ကြိုက်တယ်လဲလို့မင်းအာကိတ်မှုစားတာတိတ်ကြိုက်တာပဲသူကရုပ်ပိုင်းကိုအရသာခံတာနော်နောက်တစ်ခုကဘာကိုကြိုက်တယ်လဲမင်းအမေကချီထားပြီးတော့တခြင်းဆိုဝင်ကြိုက်တယ်ဆိုပါတော့နော်မိမေကပုံပြောပြရင်ကြိုက်တယ်အဖေကဟိုဟိုဒီဒီခေါ်သွားရင်ကြိုက်တယ်နော်သူကသူများစီကရတာတွေကိုသူရှင်းနှမှုရနေတာနော်အဲနည်းနည်းလေးအသက်ကြီးလာရင်တော့ကိုယ့်အကူရှာတယ်ဖွေတယ်ရတယ်ရှင်းတတ်တယ်နော်ရုပ်ပိုင်းနဲ့ပတ်သက်တာတွေပေါ့ဒါပေမဲ့တဖြည်းဖြည်းအသက်ကြီးသွားတဲ့ခါမှာကိုယ်ရှင်းနှမှုရတဲ့အရာဟာရုပ်ပိုင်းမဟုတ်တော့နာမ်ပိုင်းစိတ်ဓာတ်ပိုင်းအတိညာဉ်ပိုင်းဖြစ်သွားတယ်နော်တော့အရင်တုန်းကယူပါယုံကိုအရသာခံတယ်နော်မျက်စိနဲ့မြင်ရတာအရသာခံတယ်နားနဲ့ကြားရတယ်သတ္တယုံကိုအရသာခံတယ်နှာခေါင်းမှာအနံ့ရတယ်အမွှေးကြိမ်လေးတွေကိုအရသာခံတယ်နော်ရှားမှာတွေ့ရဖြစ်ရတဲ့ရတာယုံကိုအရသာခံတယ်အဲ့ဒါတွေကိုကျင့်တတ်တယ်နော်ပြီးတော့ခန္ဓာကိုယ်မှာလည်းပဲဒီလိုပဲကောင်းတာလေးနဲ့ဖြစ်ရတွေ့ရနူးနူးညံ့ညံ့ပျော့ပျော့လေးနော်ဖြစ်ရတွေ့ရရင်အဲ့ဒါကိုကျင့်တတ်တယ်အရသာခံတယ်နော်နည်းနည်းလေးအသက်ကြီးပြီးတော့အဋ္ဌဉာဏ်အစင်တန်နည်းနည်းလေးမြင့်သွားပြီဆိုရင်အဋ္ဌဉာဏ်နဲ့သိရတာကိုပို့ပြီးတော့အရသာခံရတယ်နော်အဲ့တော့အဋ္ဌဉာဏ်နဲ့သိရတာကိုဘာအာယုံလို့ခေါ်မလဲယူပါယုံတတ္တယုံဂန္ဓာယုံရတ္တယုံဖုတ္တဘာယုံဓမ္မယုံနော်ဉာဏ်နဲ့ပဲသိလို့ရတာစိတ်နဲ့ပဲသိလို့ရတာကိုဓမ္မယုံလို့ခေါ်တယ်နော်အဲ့တော့အတိဉာဏ်နဲ့စိတ်ဓာတ်ရင်းကျက်သွားတဲ့အခါမှာအဲ့ဒီဓမ္မယုံကိုအရသာပူခံလာတယ်နော်အိုင်ဒီယာတွေကိုပို့ပြီးတော့ appreciate လုပ်နိုင်လာတယ်နော်မြင့်မြတ်တဲ့အိုင်ဒီယာတွေနော် spiritual idea တွေကိုပို့ပြီးတော့သဘောပေါက်လာတယ်နားလည်လာတယ်တန်ဖိုးထားလာတယ်အရသာပူတွေ့လာတယ်နော်အဲ့လိုဖြစ်သွားရမှာပဲအဲ့လိုဖြစ်မှလည်းပဲဟိုတိုးတက်နေတယ်ရင်းကျက်နေတယ်လို့ပြောလို့ရမှာနော်အဲ့တော့ဘဝကဘယ်ကိုဥတည်နေရမလဲဆိုတော့စိတ်ဓာတ်နဲ့အတိညာတိုးတက်နေတဲ့ဘက်ရင်းကျက်နေတဲ့ဘက်ကိုသွားနေရမှာဒီနေ့တခြားစိတ်ဓာတ်ရင်းကျက်နေတယ်တိုးတက်နေတယ်ဒီနေ့တခြားအတိညာနေရင်းကျက်နေတယ်တိုးတက်နေတယ်အဲ့ဒီဘက်ကိုသွားရမှာဒါမှအတိတ်တည်းရှိမယ်ဒါမှလည်းကျင့်တတ်မှုရမှာနော်အခုဒီဒကမကြီးဆိုအသက်ဘယ်လောက်ရှိပြီလဲ80 81နော်အဲ့တော့အသက်ဘယ်လောက်ကြီးသွားတော့အရင်တုန်းကလို့အပျော်ပါးရအရသာခံနိုင်လို့အရသာတွေ့ရလားတိတ်အရသာမတွေ့တော့ဘူးဟောနော်စာကျင်တန်လို့သာစားရတာပဲနော်အေးအဲ့တော့အသက်ကြီးသွားတဲ့ခါမှာအဲ့လိုတရားနဲ့ပတ်သက်တာကိုအာရုံပြုပြီးတော့သင်္ခင်ပြီးတော့ပွားများအားထုတ်ပြီးတော့စိတ်ကလေးပြင်းနေတာအေးချမ်းနေတာလွတ်လပ်နေတာနော်တရားဖြစ်ပြီလည်းပဲသူတို့လည်းပဲတက်တာမှုအေးချမ်းမှုရတယ်နော်တို့မို့ရင်အသက်ကြီးလာလေလေဟိုကို့ဘဝမှာလုံးချင်တိုင်းမဖြစ်တာတွေညာလာတော့ကို့ဘဝကိုစိတ်ပြတ်တတ်တယ်နော်စိတ်ညစ်တတ်တယ်အဲတရားနဲ့နေရင်တော့အာဒါတွေကအရင်တော့ကလောက်ခဲ့ပြီးပါပြီတော်ပါပြီအရင်ကြည့်တော့ပါဘူးနော်ကို့တရားလေးနဲ့ကိုနေတော့မယ်ကို့တရားလေးနဲ့ကိုစိတ်ချမ်းသာနေတယ် တော့အသက်ကြီးတဲ့မိဘတွေကကိုတရားလေးနဲ့ကိုစိတ်ချမ်းသာအောင်နေရင်သားသမီးတွေကလည်းစိတ်ပူချမ်းသာတယ်သူတို့လည်းကုသိုလ်ဖြစ်တယ်နော်အဲတော့ဘဝရဲ့ဥတည်ချက်ကစိတ်ဓာတ်ရဲ့ရင်းကျက်မှုအတိဉာဏ်ရဲ့ရင်းကျက်မှုဘက်ကိုသွားနေရမယ်နော်အဲ့ဒါအမှန်တရားကြီးတယ်အခုခေတ်ကအပျော်ပါးတွေများလုံးတော့တချို့အသက်တော်ကြီးတာတော့မှအပျော်ပါးနောက်ကိုပါပါသွားတယ်တတိနဲ့တော်တော်ထိမ့်မရနော်အေးအဲ့တော့ဟိုဘုန်းကြီးကငယ်တုန်းကဘာသာတရားတွေကိုအစပိုင်းမှာသိအလေးနဲ့မထားခဲ့ဘူးနော်သိလည်းမသိပဲဘူးဘာမှလည်းမလုပ်ပဲဘူးဟိုနှစ်သက်လာတယ်တံမိုးထားလာတယ်တဘောတံမိုးထားလာတော့ကိုယ့်ကိုဘယ်လိုပြောမိလဲဆိုတော့ငါရဲ့ယင်ထဲမှာဘာသာတရားရှိနေတယ်နော်အဲ့တော့ဘုန်းကြီးရဲ့ယင်ထဲကဘာသာတရားပဲအဲ့လိုအဲ့ဒီတိုင်ဘုရားဟောထားတာလေးတစ်ခုလည်းရှိတယ်ဘုသူများမမိမလဲပြောနိုင်မလဲမကောင်းမှုကြောင်ကောင်းမှုဆောင်ကြည်အောင်စိတ်ကိုထားအာအဲ့ဒါတိတ်ကြိုက်တာပေါ့နော်အဲ့ဒါကိုရတဲ့နည်းနဲ့လုပ်တော့တာပါပဲနော်အဲ့တော့အဲ့ဒီတိုင်းနေမယ်ဆိုရင်ဆရာဟောတဲ့အဆုံးအမကိုလိုက်နာပြီးသားဖြစ်သွားပြီအဲ့တော့ဒီမှာရှိတဲ့သိတတ်တဲ့လူငယ်တွေကိုလည်းအဲ့ဒါကိုလေးလေးနက်နက်တွေးစီကြည့်နော်သဘောပေါက်စီကြည့်နော်ခံစားစီကြည့်နော်တစ်ဖက်ကအခုဒီမှာဆိုကြောင်းနေတဲ့လူတွေအများကြီးရှိတယ်ကြောင်းလာတက်နေကြတဲ့လူတွေနော်တချို့လည်းအလုပ်လုပ်နေကြတယ်ဟိုအသက်ငယ်ငယ်ရွယ်ရွယ်တွေဟိုလော့ကီပညာလည်းသင်မဖြစ်မယ်သာဝနေရေးအတွက်လိုပါတယ်နော်အလုပ်လည်းပဲလုံးမဖြစ်မယ်သာဝနေရေးအတွက်လိုရမယ်ကိုယ်အတွက်လည်းလိုရမယ်ကွန်ပျူတာအတွက်လည်းလိုရမယ်နော်ဒါပေမဲ့နောက်တစ်ဖက်ကစိတ်ထားမြင့်မြတ်ဖို့စိတ်ထားပြုစင်ဖို့အကုသိုလ်တွေနည်းသွားဖို့ကုသိုလ်တရားတွေပွားများဖို့ကိုလည်းပဲလုပ်နိုင်မှရမယ်နော်တွဲပြီးတော့လုပ်သွားပါနော်အဲ့လိုတွဲပြီးတော့လုပ်သွားလို့ရှိရင်ကိုယ့်ဘဝမှာအမားတွေနည်းမယ်နော်အမားတွေနည်းဒုက္ခနည်းမှာအမှန်ပဲအဲ့ဒါသိကြတယ်အခုဒုက္ခရောက်နေတဲ့လူတွေတရင်နေကြရတယ်နော်ဘာဖြစ်လို့ဒုက္ခရောက်ကြလဲမှားနေလို့အမှားတွေကိုလှုပ်လို့ဒုက္ခရောက်တာပါနော်အကြိမ်တာအမှားတွေကိုမလှုပ်ခဲ့ရင်ဒီလောက်ဒုက္ခမရောက်ဒါကြောင့်ငငယ်တွေကအသိအဉာဏ်အတွေးခေါ်တွေမှန်စီခြင်းတယ်ငငယ်တွေကအမှားနည်းစီခြင်းတယ်ငငယ်တွေကဘဝနဲ့ပတ်သက်ပြီးတော့ရည်ရချက်ယူမှန်းချက်ဥတည်ချက်တွေကိုမှန်လဲမှန်စီခြင်းတယ်မြင့်လဲမြင့်စီခြင်းတယ်နော်ရည်ရချက်မြင့်မြင့်ထားပါယူမှန်းချက်ကိုမြင့်မြင့်ထားပါနော်ဘုန်းကြီးကိုယ်တိုင်လည်းပဲအဲ့လိုသဘောရှိပါတယ်နော်နင်းနေလေးမမှန်ဘူးနင်းနေမှန်ပါနော်ငယ်ငယ်တုန်းကတော့ကိုမှန်းလာတယ်ကိုပြောလို့ရှိရင်တော့ပဝန်းကျင်ကဘဝင်မြင့်တယ်ဆိုပြီးတော့ပြောကြတယ်နော်ဒါပေမဲ့အပြည့်အတတ်တင်တဲ့သဘောတော့မဟုတ်ပါဘူးနင်းနေမမှန်းခဲ့တဲ့ဘုန်းကြီးရဲ့ကျောင်းလေးပဲတင်ငယ်ချင်းတွေရှိပါတယ်ဘုန်းကြီးအခုတို့ကိုအကဲခတ်ကြည့်တယ်တို့ကနင်းနေမမှန်းတော့မမြင့်ဘူးနော်သမင်းတဝန်စားရရုံနဲ့ပဲသူတို့ဘုရားပြီးသွားနေတယ်နော်ဒါတော့မှတချို့ဆိုရင်အဲ့ဒါတော့အနိုင်နိုင်ပဲသိမလွယ်ဘူးနော်ဩဃာတလောကတို့တတလောကတို့သင်္ခါရလောကတို့နော်အဲ့တော့ခြုံပြီးတော့ပြောလိုက်ရင်အကုန်လုံးပဲနော်သို့တော့နည်းနည်းအချင်းချင်းကြီးပြောမယ်ဆိုတော့ကိုယ်ခန္ဓာ၅ပါးကိုယ်လောကပဲနော်အဲ့တော့ဒီစကားဟာအင်မတန်ယိုးတယ်နော်လူတိုင်းလည်းကြားဘူးဒါပေမဲ့အဓိပ္ပာယ်ကအင်မတန်နည်းနည်းပါဒီအဆုံးအမတစ်ခွန်းကိုတကယ်နည်းနည်းနည်းအဓိပ္ပာယ်ပေါက်ပြီးတော့လက်တွေ့လှုပ်လိုက်မယ်ဆိုရင်ကိုယ့်ဘဝမှာကိုယ်ဖြစ်ချင်တာတွေတော်တော်များများဖြစ်လာတာနော်လောကကိုစိတ်ကဥဆောင်တယ်ဆိုတော့စိတ်ကိုကောင်းအောင်လှုပ်လိုက်ရင်ဘာဖြစ်မလဲကိုယ်လောကကြီးကောင်းတော့မှာပဲเนาะအဲ့တော့ကိုယ်လောကကြီးကောင်းတော့မယ်လို့ဆိုလို့ဒီစကားကစဉ်းစားကြရဖြစ်ပါတယ်เนาะဘာဖြစ်လဲဆိုတော့ကိုယ်လောကရှိတယ်သူ့လောကလည်းရှိတယ်လို့ပြောတော့မှာပဲเนาะကိုယ်စိတ်နဲ့ကိုယ်ခံတီးထားတဲ့ကိုယ့်အကူအတိတ်တွေပေါ်ထားတဲ့လောကထဲမှာကိုယ့်အကူနေကြတာပါเนาะကိုယ်မြင်ရတာချင်းတူဘူးအတိတ်တွေကြောက်တာမတူဘူးเนาะအဲ့တော့ကိုယ့်အတိတ်တွေကြောက်တာက ကိုယ်စိတ်ထမှာခံစားမှုဖြစ်စီတယ်နော်အဲတနည်းအားဖြင့်ဆိုရင်ကိုယ်လောကဟာကိုယ်ကောက်တဲ့အဓိပ္ပာယ်ပဲလို့ဆိုရမှာပဲနော်အဲတော့ကိုယ်ဖန်တီးထားတဲ့လောကထဲမှာကိုယ်ဟာကိုယ်နေတာပါဒီစကားရဲ့အဓိပ္ပာယ်နဲ့ခက်ဆင်ဆင်အင်္ဂလိပ်လိုပြောရမှာဆိုရင်နော် change your thought and you change your destinyကိုယ့်ရဲ့အတွေးတွေကိုပြင်လိုက်ပါနော်ကောင်းအောင်ပြင်လိုက်ပါအဲ့လိုဆိုရင်တဲ့ကိုယ်ကံကိုပြင်ပြစားဖြစ်သွားလိမ့်မယ်နော်အဲ့တော့ကံဆိုတာဘာကိုခေါ်တယ်လဲကာယကံဝစီကံမနောကံကိုခေါ်တယ်နော်ဒါပေမဲ့ဝစီကံနဲ့မနောကံဖြစ်ဖို့ဆိုတာဟာဟုတ်ဝစီကံနဲ့ကာယကံဖြစ်ဖို့ဆိုတာမနောကံကအရင်ဖြစ်မှရမယ်နော်မနောကံကရှိကနေသွားတာ။အဲ့တော့ကိုယ်စိတ်ထဲမှာဘာတွေဖြစ်နေလဲဆိုတာအဲ့ဒါကိုသတိထားပြီးတော့ကြည့်တဲ့အလေးချင်းကိုအများကြီးလုပ်ပါနော်။အဲ့တော့စိတ်ကရှိကနေသွားလို့ရှိရင်နောက်ကနေရုပ်ပိုင်းဆိုင်ရာလောကလိုက်လာပါလိမ့်မယ်။အဲ့ဒါကိုနည်းနည်းနည်းသဘောပေါက်စေချင်ပါနော်။ Your life is what your thoughts make of it. နော်ကိုယ်ဘဝဆိုတာကိုယ်အတွေးနဲ့ခံကြည့်ထားတဲ့ဘဝဖြစ်ပါလေ။နော်အတွေးဆိုတော့အမှတ်တမ်းပြောရင်ဘယ်လိုပြောမလဲဆိုတော့အခုတစ်ချက်တည်းခံကြည့်ရတဲ့ဘဝကြီးကပြောင်းသွားသလားဆိုတော့အဲ့လိုတော့မဟုတ်ဘူးနော်။ငင်းကလေးတည်းကနေ့စဉ်နေ့စဉ်တွေးနေတဲ့အတွေးတွေအများကြီးရှိနော်။အဲ့ဒီအတွေးတွေအားလုံးဟာသူကအကျိုးပေးနေတယ်နော်။အဲ့ဒီအတွေးတွေပုံမှန်အခြေခံပြီးတော့လောကကြီးကိုမြင်မုံသိပုံနားလေပုံကိုကိုကိုမြင်မုံသိပုံနားလေပုံလူတွေကိုမြင်မုံသိပုံနားလေပုံတွေကဖြစ်လာတာပဲ။ဟော။အဲ့လိုဖြစ်လာတော့တကယ်တော့ကိုတကယ်သိရတာဟာဘာလဲဆိုတော့ကိုတကယ်သိရတာဘာလဲစဉ်းစားလို့ရမယ်။ကိုတကယ်သိရတာကိုစိတ်ပဲ။ဟော။အခုမြင်လိုက်ရင်ကြောင်းကြီးမြင်ရတယ်ကြောင်းကြီးကိုသိတယ်လို့လူထင်မယ်နော်။အဲ့ဒီကြောင်းကြီးကကိုယ်စိတ်ထဲရောက်လာပြီးတော့ကိုယ်စိတ်ကအတိတ်တွေပေါ်လိုက်တာပဲ။နော်။အဲ့တော့ကိုယ်စိတ်ထဲမှာမြင်စိတ်တွေဖြစ်လာတယ်နော်။အဲ့ဒီမြင်စိတ်ကစိတ်ပဲနော်။အဲ့ဒီမြင်စိတ်ကသိတာပဲ။အဲ့တော့ကိုယ်စိတ်ကိုပဲကိုပြန်သိရတာတကယ်တော့။အဲ့တော့ခံစားရတယ်ဆိုတာလည်းပဲဘာကိုခံစားရလဲ။ကိုယ်စိတ်ကိုပဲကိုခံစားတာနော်။ဝန်တာတာကိုခံစားတယ်။နော်။ဝန်နေတာလည်းခံစားတတ်တယ်နော်။တချို့လူတွေကဝန်နေတာကိုကြိုက်တယ်ကြောင်ဝန်းနေကြရုပ်ကျင်သွားကြည့်ပြီးတော့ငိုတာပဲဟုတ်တချို့လူတွေကကြောက်တာကိုလည်းကြိုက်တယ်ဟုတ်တလားဘာကိုအထောက်ထားပြပြီးပြောမလဲဟင်တရေကားတွေကြည့်တယ်နော်မကြည့်ရမနေနိုင်ဘူးကြည့်တယ်ကြည့်ပြီးကြောက်လိုက်တာဟုတ်သွားတော့မဆိုအဖော်လိုက်ခဲ့ပါဦးကြောက်လုံးလုံးနော်အဲလူဟာအဲ့ဒီ emotion တွေကိုခံစားတယ်နော်ကြောက်တာကိုလည်းခံစားရတယ်နော်ပြီးတော့တပည့်လေးတယောက်ကမကြမ်းမကြပြောတယ်မာနကတော်တော်ရတာရှိတာပဲသူဒုက္ခရောက်တာလည်းများပြီဒုက္ခရောက်တာလည်းသူသိတယ်ဒါပေမဲ့မာနကတော်တော်ရတာရှိတာပဲနော်မာနကိုခံစားတယ်နော်တချို့ကဒေါသကိုလည်းခံစားတယ်သူများကဒေါသဖြစ်နေရတာကိုသူ့ကိုယ်သူတော်တော်ကိုဟုတ်ပြီးဖြစ်နေနော်သူထင်မှသူစိတ်ထမအဲ့ဒါပါဝါလိုလိုပဲနော်သူစိတ်ထမအားရှိတယ်ဒေါသဖြစ်ရတာအားရှိနော်အဲ့တော့လူကတော်တော်စမ်းကြည့်တဲ့တော်ပဲနော်ဒါတွေကိုခံစားတယ်အဲ့တော့ကိုယ်မြတ်စမ်းသာကြည့်တယ်အချင်းချင်းကြီးပြောရင် we enjoy our consciousness ကိုယ်စိတ်ကိုကိုယ်ခံစားတာပါနော်အဲ့တော့ကိုယ်မျိုးတရားထုတ်တယ်စိတ်ကလေးတည်ငြိမ်လာတယ်နော်ငြိမ်သွားတယ်နော်သမာဓိလေးနည်းနည်းရတာစိတ်ကြည်ငြိမ်နေတာလေးကိုသိအဲ့ဒါဘယ်လိုနေမှထင်တော့အဲ့ဒါတော်တော်အရသာရှိတာပဲနော်တမာတိကိုအရသာခံနော်အဲ့ဒါလိုပဲတခါတလေပီတိတွေဖြစ်နေနော်စိတ်ထမှာပီတိတွေဖြစ်နေတာကောင်းလိုက်တာမှန်လိုက်တာနော်သဘောတွေကျစိတ်ဝင်စားလိုက်တာနော်အဲ့ဒီပီတိတွေကိုသိပီတိကိုအရသာခံပြီးတော့နေတော်တော်အရသာရှိပါတယ်နော်ဒီပတ္တိဆိုတာအေဂျန်နေတာနော်ခန္ဓာကိုယ်မှာလည်းအေးတယ်လို့ဖြစ်တော့စိတ်ကလည်းအေးနေတာ အေးချမ်းနေလိုက်တာအဲ့ဒီအေးချမ်းတာလေးကအရာသာတော်တော်ရှိတာပဲနော်အဲ့ဒါတော့ဆွဲလန်းတတ်တယ်နော်တချို့ကတရားထိုင်တော့မယ်ဆိုရင်အရင်တစ်ခါတော့တတော်ကိုအေးသွားတာအဲ့ဒါလေးမြန်မြန်ရအောင်ဘယ်လိုလုပ်ရင်ကောင်းမလဲသူကမမြန်လို့ခြင်းနေပြီမမြန်လို့ခြင်းဘယ်လိုတိတ်တယ်ဖြစ်လဲလောဘပါနေပြီလောဘပါနေမရတော့ဘူးမရတော့ဘူးနော်သူအဲ့ဒီအရာသာကိုကြိုက်သွားတာဘူးနော်တို့တော့ဘာပြောပြောအကုသိုလ်ဖြစ်မဲ့ကိစ္စကိုလောဘဖြစ်တာနဲ့ဆိုင်တော့ကုသိုလ်ဖြစ်တဲ့ကိစ္စကိုလောဘဖြစ်တာကနည်းနည်းတော့တော်သေးတယ်ဒါပေမဲ့အဲ့ဒါတော့မှအဲ့ဒီလောဘကိုကြည့်ပြီးတော့ပယ်နိုင်မှအခုနအေးချမ်းမှုကိုပြန်ရတယ်သူ့ကိုမပယ်နိုင်ရင်အဲ့ဒီညာတွေနေရောပဲနော်မတက်နိုင်တော့ဘူးအဲ့ဒါလိုပဲနော်ပိဋိတို့ပတ္တိတို့အရသာခံတယ်နော်တခါတလေဥပိ္ပခာဖြစ်နေတဲ့ကောင်ရှိတယ်နော်ဒီထက်ကသင်ရတယ်ဆိုလည်းမရှိဘူးချမ်းသာတယ်ဆိုလည်းမရှိဘူးဝန်တာတယ်လည်းမရှိဘူးဝန်နေတာလည်းမရှိဘူးနော်စိတ်ကလုံးဝငြိမ်ပြီးတော့ balance ဖြစ်နေတယ်နော်ဝိရိယမှလည်းလိုပဲပိုတယ်လည်းမရှိဘူးလိုတယ်လည်းမရှိဘူးတရားအထုတ်တာတော့မှကိုယ့်အကူအထုတ်နေရတယ်လို့တောင်မထင်တော့ဘူးသူ့ဟာသူတရားကအထုတ်သွားနေတာဘာမှလုပ်เสียမလို့တော့ဘူးသူ့ဟာသူတရားအထုတ်နေတာအဲ့လိုကြည့်ပြီးတော့စိတ်ကသူ့ဟာသူတရားအထုတ်နေတာပဲကြိုးစားပြီးတော့အထုံနေရတယ်လို့မထင်တော့ဘူးနော်သင်္ခါရကသင်္ခါရကိုရှိမှတ်သွားနေတာပဲနော်အဲ့လိုခံမှလည်းပဲအဲ့ဒါလေးကိုသဘောကျပြီးတော့နေတယ်အဲ့ဒီအချိန်မှာစိတ်ကအင်မတန်တက်တာတာပဲနော်သင်္မာမှုမရှိတော့ဘူးလုံးဝအဲ့ဒါလည်းအရသာခံတာပဲနော်အဲတခါတလေရုပ်တရားနံတရားရဲ့သဘောလက္ခဏာကိုပြက်ပြက်ကားကားပြင်းပြင်းပြင်းရှင်းရှင်းလင်းလင်းကိုညာနဲ့ကိုမြင်ရနော်စိတ်ရှင်းတာပဲအဲ့ဒီအချိန်မှာတိတရတာရှင်းလုံးလို့ပိုင်လုံးလို့တန်တရားဆိုတာလုံးဝမရှိတော့စဉ်းစားနေတာမဟုတ်ဘူးနော်ဒီတိုင်းပဲသတိလေးနဲ့သမာဓိနဲ့ကြည့်ရင်းနဲ့ကိုပဲသူ့သဘာဝကိုရှင်းရှင်းရှင်းမြင်နေရတယ်နော်ရုပ်ဆိုလည်းရုပ်နဲ့ပတ်သက်တဲ့သဘာဝလေးနာမ်ပိုင်းစိတ်ပိုင်းဆိုလည်းသူ့နာမ်နဲ့ပတ်သက်တဲ့သဘာဝလေးပြီးပြီးချင်းချင်းမြင်ရတာအတိအမြင်သိရှင်းတာပဲနော်အဲ့ဒါကိုသိကျင်တတ်တယ်နော်အဲ့ဒါလည်းပဲအရသာခံမိတာပဲဒါလည်းအရသာတစ်မျိုးပဲနော်မဆွဲလာမှုတော့လိုပါတယ်။ဒါပေမဲ့အဲ့ဒါလည်းသိရတာရှိတယ်။နော်။အဲ့တော့တကယ်တမ်းကြတော့လူတွေကဘာလို့ရတာခံလဲဆိုတော့ကိုယ်စိတ်ကိုကိုယ်ရတာခံတာပါ။နော်။ကိုယ်တယောက်ကဖြစ်တယ်ဆိုပြောနေတယ်။အဲ့ဒီပြောတာလေးရတာခံတာပဲ။နော်။ပြောလဲဆိုတာစိတ်မှဖြစ်တာပဲ။စိတ်ပဲဖြစ်တယ်တော့နော်။အဲ့ဘုန်းကြီးကစဉ်းစားကြည့်တယ်။လူတွေတကယ်သိတာပါလေလို့မင်းတကယ်သိတာသူစိတ်ကိုပဲသူသိလို့ရပါလေရုပ်ကိုသိတယ်ဆိုတော့မှတဆင့်ခံနေနေတာသိတာပါတကယ်သိတာမဟုတ်ဘူးကိုယ်ကံကြည့်တယ်ပြော့နေတယ်နော်ပြော့တယ်လို့ဘယ်လိုလုပ်သိတယ်စိတ်ကသိတာနော်စိတ်ကဒါကိုပြော့တယ်လို့အတိတ်ပဲကောက်နိုင်တယ်စိတ်ကသိတာအမှန်တော့အဲ့ဒီစိတ်ကိုသိတာပဲနော်အဲ့တော့အဲ့ဒါလေးနဲ့ဘုန်းကြီးကတရောကိုစဉ်းစားတယ်တကယ်သိလို့ရတာဟာကိုယ်စိတ်ပဲအဲ့တော့အဲ့လိုစိတ်ကိုကြည့်ပြီးတော့သိပြီးတော့ကိုယ်စိတ်ကိုကောင်းအောင်တဖြည်းဖြည်းနဲ့ပြင်သွားတယ်နော်ပြင်သွားတဲ့ခါမှာစိတ်မှကြည်လင်လာတယ်အေးချမ်းလာတယ်စိတ်ဓာတ်အင်အားတွေကုန်သွားတာဝိတ်ဖြစ်တာနည်းသွားတယ်နော်အဲ့လိုစိတ်ကြည်လင်အေးချမ်းပြီးတော့စိတ်ဓာတ်အင်အားတွေမကုန်တဲ့နေရာမှာကုန်တာတွေနည်းသွားတဲ့ခါမှာပို့လို့ခြင်းနဲ့ကောင်းတဲ့ကိစ္စတွေကိုလုပ်ဖို့အတွက်အားပိုရှိတယ် energy ပိုရှိတယ်စိတ်ဝင်စားမှုပိုရှိတယ်နော်ဒီမှာစာကြက်မယ်ဆိုရင်တော့မှအဲ့စာကိုပို့ပြီးတော့စိတ်ဝင်စားတယ်ပို့ပြီးတော့မှတ်မိတယ်သမမွဲဖြေမယ်ဆိုရင်တော့မှဉာဏ်လေးနဲ့ဖြေသွားတာလောလောကူကူနဲ့ပဲပြီးသွားတယ်အဲ့ဒါဘုန်းကြီးရဲ့ကိုယ်တွေ့ပဲနော်စာကြက်ခန်းဒီမှာဘုန်းကြီးအရင်ဆုံးတရားထိုင်တယ်နောက်မှစာကြက်သမမွဲဖြေဖို့သွားမယ်ဆိုရင်တရားထိုင်တယ်ပြီးမှသမမွဲဖြေဖို့အခန်းဝင်သွားတယ်သမမွဲခန်းထဲရောက်တာနဲ့3မိနစ်လောက်ခမ်းမ်းကြည့်ပေါ့သမွေမဖြေသေးဘူးနော်အေးအေးဆေးဆေးလေး3မိနစ်လောက်တရားထိုင်လိုက်ပြီးမှသမွေဖြေအဲ့လိုလောက်ရတဲ့ခါမှာအတိညာပို့ပြီးတော့ရှင်းတယ်ဖျက်မြက်တယ်နော်သူ့အနေနဲ့သူတစ်ဆင့်ပြီးတစ်ဆင့်တစ်ဆင့်ပြီးတစ်ဆင့်စဉ်းစားသွားတာအဲ့ဒီစဉ်းစားသွားတာကအသာလေးလိုက်ရေးလိုက်ရုံပဲနော်ညာကရှိကနေသွားနေတယ်နော်တတိနဲ့ဉာဏ်နဲ့ကအရှိကနေတွားနေတော့အနောက်ကနေအသာလေးလိုက်ကူးရေးလိုက်ရတယ်လို့ပဲအဆင်ပြေတယ်နော်တခြားကိစ္စတွေမှာလည်းဒီလိုပါပဲနော်လူမှုရေးကိစ္စမှာလည်းပဲကိုယ်စိတ်ကကြည်လင်နေတယ်အေးချမ်းနေတယ်စိတ်ကရှင်းနေတယ်ဆိုရင်ပြောတာဆိုတာမှအမှားရင်တန်နေတယ်နော် ဒီတော့ဆက်ဆံရေးကြောင့်ဖြစ်ပေါ်လာတဲ့ပြဿနာတွေကနည်းသွားတယ်နော်တကယ်တော့လူလောကမှာတွေ့ရတဲ့စိတ်ရှင်းရင်းစရာအကောင်းဆုံးဒုက္ခကဘယ်လိုဒုက္ခမျိုးဖြစ်မှန်းသိတော့ဆက်ဆံရေးအစင်မပြေလို့စိတ်ရှင်းရင်းရတာတော်တော်ကြီးမားတဲ့ဒုက္ခပဲနော်အဲ့တော့ဘုန်းကြီးကတဖြည်းဖြည်းနဲ့စိတ်ကိုကြည့်ရင်းနဲ့ကိုယ့်ကိုယ်ကိုဘယ်လိုသဘောထားလဲဆိုတော့ဘာပဲဖြစ်နေဖြစ်နေကိုယ့်ဟာကိုယ်သဘောထားမှန်မှန်လေးနဲ့ဆက်ဆံမယ်နော်အဲ့လိုသဘောထားထားလိုက်နော်အဲ့တော့ကို့ဘုံမှာတညာသဘောထားမကောင်းရင်ကိုယ်ကဘာလုပ်သူသဘောထားမကောင်းတာသူနဲ့ပဲဆိုင်တယ်နော်သူမကောင်းတဲ့ဟာကိုကိုယ်ကဘာလိုက်တော့မကောင်းလိုက်ရင်ဘာဖြစ်မလဲသူနဲ့ကိုယ်နဲ့တူတူပဲဖြစ်သွားပြီနော်ကို့စိတ်ထားကလိမ့်ကျသွားတယ်အဲ့ဒါတွက်ချေကြိုက်သလားဆိုတော့တွက်ချေမကြိုက်ဘူးနော်အဲ့တော့ဘုန်းကြီးကအဲ့ဒါလူကြောက်ကိုရှင်းပြတယ်သူများကသဘောထားဘလောက်မှန်းနေမှန်းနေဘလောက်ဆိုးနေဆိုးနေကိုကသဘောထားမှန်ဖို့လိုတယ်လို့ပြောပြတော့သူကလို့ပြောလဲဆိုတော့အဲ့လိုဆိုရင်သူများကကိုကိုအခွင့်ကောင်းယူမှာပေါ့အနိုင်ကျင့်မှာပေါ့နော်အဲ့ဒါကသူတကယ်မလုပ်ကြည့်သေးလို့နော်တကယ်လုပ်ကြည့်တဲ့ဘုန်းကြီးနဲ့တည်တဲ့တတိတွေတရားဓမ္မတွေအများကြီးရှိပါတယ်အေးအေးဆေးဆေးဒီဒီငင်ငင်နဲ့စိတ်ထားကောင်းကောင်းလေးနဲ့ဆက်ဆံတဲ့ခါမှာပထမတော့နိုင်လို့ရမလားဆိုပြီးတော့စမ်းတော့စမ်းကြသေးတယ်နော်ဒါမဲ့ကသူဘာလုပ်နေလဲဆိုတာသိတယ်အေးစေးစေးပဲသူ့ပြန်ဆက်ဆံတော့ကြာတော့သူကိုယ်ကိုအဲ့လိုမဆက်ဆံတော့မရမှန်းလည်းသိသွားပြီကို့ဘုံမှာလေးစားမှုယုံကြည်မှုလည်းတစ်ဖြည်းဖြည်းတိုးလာနော်သူဘာစိတ်ထားပြောင်းသွားတယ်အဲ့ဒါကဘုန်းကြီးကိုတွေ့တယ်မကဘူးဘုန်းကြီးနဲ့သိတဲ့တတိတွေတက္ကသိုလ်မတွေတော်တော်များများအဲ့ဒါလိုပြောလာအရင်တုန်းကအဲ့ဒီသူကစိတ်စိတ်ထားဆိုးတယ်တဲ့အခုတော့သူနဲ့ဆက်ဆံရင်နဲ့ကိုလူကစိတ်ထားတွေကောင်းလာပြီတဖြည်းဖြည်းပြောင်းလာတယ်။သူ့ကိုတွေ့ရင်တဖြည်းဖြည်းရိုးရိုးသားသားပုံမွင့်လင်းလင်းလဲလဲလဲဆက်ဆံ။တဖြည်းဖြည်းနဲ့ကြားလိုက်ခါသူ့ကိုတွေမကတော့ဘူး။တခြားလူတွေကပို့ပြီးတော့ရိုးရိုးသားသားပုံမွင့်လင်းလဲလဲလဲဆက်ဆံလာတယ်ဆိုတော့ပို့တစ်ဖက်သားပါပို့ကောင်းလာတယ်နော်။အဲ့တော့ကိုကစိတ်ထားကောင်းကောင်းလေးနဲ့ဆက်ဆံလိုက်တဲ့ခါမှာကိုနဲ့ဆက်ဆံရတဲ့လူတွေကသူတို့ပါစိတ်ထားကောင်းလာတယ်နော်အကြီးကိုကစိတ်ထားဆူဆူနဲ့ဆက်ဆံမယ်ဆိုရင်သူတို့ကောင်းလာဖို့ရအလားအလားစိတ်မရှိဘူးနော်အဲ့တော့ဟိုရည်စရာကောင်းတဲ့ဇာတ်ကားလေးတစ်ခုစာမုတ်လေးတစ်ခုလားစာနိုင်ငံမှာရှိတဲ့ဝေါ်ရှိတီတစ်ခုလားမပြောတတ်ပါဘူးတပည့်ယောက်ကပြောပြတယ်သူဖတ်ခဲ့ရတယ်တဲ့အဲ့ဒါဘယ်လိုရေးထားလဲဆိုတော့မင်းကောင်းရင်ငါတိတ်မဆိုးပါဘူးအဲ့တော့သူများအရင်ကောင်းမှကိုကမဆိုးဘူးဆိုတဲ့အသေးပဲဖြစ်နေတယ်နော်အဲ့ဘုန်းကြီးအဲ့ဒါကိုတိတ်လည်းမခံဘူးငါကောင်းရင်သူလည်းကောင်းလာမှာပါနော်အဲ့တော့ငါကောင်းဖို့ကကိုရင်ကြည့်ပါလေနော်အဲ့တော့ကိုစိတ်ထားကောင်းကောင်းလေးနဲ့ကိုကဆက်ဆံလိုက်တာဟာကိုကလောကကြီးကိုကောင်းတာတွေပေးလိုက်တာပါနော်လူတယောက်အနေနဲ့နောက်လူတယောက်ကိုပေးနိုင်တဲ့အရာတွေထဲမှာအကောင်းဆုံးအရာဟာဘာလဲစိတ်ထားကောင်းကောင်းလေးနဲ့ဆက်ဆံပေးလိုက်တာနော်ရိုးရိုးသားသားပွင့်ပွင့်လင်းလင်းစေတနာမှန်မှန်လေးနဲ့ဆက်ဆံလိုက်တာနော်အချက်စီးကနေလည်းမနေဘူးအောက်လည်းမကျဘူးဓာတ်လူကြီးလူသဘောထားနဲ့ပဲဆက်ဆံလိုက်တယ်အဲ့ဒါအကောင်းဆုံးပဲတော့ဘုန်းကြီးကိုယ်တိုင်လူကြီးကဘာလို့ခြင်းလဲလို့မင်းရိုးရိုးသားသားပွင့်ပွင့်လင်းလင်းမြတ်တာလေးနဲ့ဆက်ဆံတာကိုလူခြင်းပါတယ်ကျန်တာတော့တိတ်မလို့ခြင်းဘုန်းကြီးမှအကုန်လုံးပြည့်စုံတယ်နော်ဒါပေမဲ့ဟိုတရားဒီကမတွေကသူတို့စေတနာလျောက်ဘုန်းကြီးကိုလာပြီးတော့လူကြတန်းကြတာဘုန်းကြီးမှဘယ်နေရာတင်းရမှန်းတော့မသိဘူးတင်းစရာများတော့မလောက်တော့ဘူးနော်ဒါကြောင့်မြန်မြန်ပြန်လူနေရတယ်နော်အဲ့တော့အဲ့လိုဖြစ်လာတော့လည်းပဲဘုန်းကြီးကရှေးကဆရာတော်ကြီးတွေသုံးမခဲ့တဲ့ဇာတိတခုံတော့တတိယပြန်လဲနော်မလှခြင်းမှချောတဲ့မရခြင်းမှပေါ်တဲ့နော်အဲ့တော့အဲ့ဒီစကားရဲ့အဓိပ္ပာယ်ကိုဘုန်းကြီးခန့်ငယ်တွေကကြားဘူးလို့တော်တော်သဘောကျတယ်နော်လူအများသိထားတာနဲ့ပြောင်းပြန်လို့ဖြစ်နေတယ်နော်မလှခြင်းပါဘူးဆိုလို့ကောင်းရိပ်ထားကမှလာဖူးရတဲ့လူတွေကတော်တော်ကိုများတယ်ကောင်းတယ်အဲ့လိုယူတာသိသဘောကျတယ်နော်မလို့ခြင်းမဟုတ်ဆိုတာမှ လူလိုက်ကြတာဘာလို့မှတောင်းမှမသိတော့ဘူးနော်အဲ့တော့တရားဓမ္မတွေကိုလည်းအဲ့ဒါလေးပြောပြခြင်းပါတယ်သိမလှခြင်းပါနဲ့သူ့အတူကြည့်လို့ချောနေမှာပါနော်သိပြင်းလို့အကြည့်ရင်မလှတော့ဘူးကြည့်လို့မကောင်းတော့ဘူးနော်ပြီးတော့လောဘသိမကြည့်ပါနဲ့နော်နည်းနည်းတော့ရှိမှာပေါ့နော်တို့တော့မြတ်မြတ်တာတာလေးစဉ်းစားပါကိုဖို့သူ့ဖို့မြတ်မြတ်တာတာလေးစဉ်းစားပြီးတော့ဖဲဖြစ်တဲ့ dealing နော်ဖဲ dealing အဲ့ဒါလေးလုပ်ပါအဲ့လိုလုပ်ကြည့်ကြားရင်အများကြီးရလားဒါသိတာပါတရိပ်သိတာမဟုတ်ဘူးကိုကန်ကြည့်တယ်ပြော့နေတယ်နော်ပြော့တယ်လို့ဘယ်လိုလုပ်သိတယ်လဲစိတ်ကသိတာနော်စိတ်ကဒါကိုပြော့တယ်လို့အတိတ်ကကောက်နိုင်တယ်စိတ်ကသိတာအမှန်တော့အဲ့ဒီစိတ်ကိုသိတာပဲနော်အဲ့တော့အဲ့ဒါလေးနဲ့ဘုရားတတော်ကိုစဉ်းစားတယ်တကယ်သိလို့ရတာဟာကိုစိတ်ပဲအဲ့ဒါလိုစိတ်ကိုကြည့်ပြီးတော့တိပြီးတော့ကိုယ်စိတ်ကိုကောင်းအောင်တဖြည်းဖြည်းနဲ့ပြင်သွားတယ်နော်ပြင်သွားတဲ့ခါမှာစိတ်မှကြည်လင်လာတယ်အေးချမ်းလာတယ်စိတ်ကတင်အားတွေကုံသွားတာဝိတ်ဖြစ်တာနည်းသွားတယ်နော်အဲ့လိုစိတ်ကြည်လင်အေးချမ်းပြီးတော့စိတ်ကအင်အားတွေမကုံတဲ့နဲ့နေရာမှာကုံတာတွေနည်းသွားတဲ့ခါမှာပို့လို့ခြင်းနဲ့ကောင်းတဲ့ကိစ္စတွေကိုလုပ်ဖို့အတွက်အားပိုရှိတယ် energy ပိုရှိတယ်စိတ်ဝင်စားမှုပိုရှိတယ်နော်ဒီမှာစာကြက်မယ်ဆိုရင်တော့မှအဲ့စာကိုပို့ပြီးတော့စိတ်ဝင်စားတယ်ပို့ပြီးတော့မှတ်မိတယ်တမပွဲဖြေမယ်ဆိုရင်တော့မှဉာဏ်လေးနဲ့ဖြေသွားတာလောလောကူကူနဲ့ပဲပြီးသွားတယ်အဲ့ဒါဘုန်းကြီးရဲ့ကိုယ်တွေ့ပဲနော်စာကြက်ခဏဒီမှာဘုန်းကြီးအရင်ဆုံးတရားထိုင်တယ်နောက်မှစာကြက်တမပွဲဖြေဖို့သွားမယ်ဆိုရင်တရားထိုင်တယ်ပြီးမှတမပွဲဖြေဖို့အခန်းဝင်သွားတယ်တမပွဲခန်းထဲရောက်တာနဲ့3မိနစ်လောက်ခမန်းကြီးပေါ့ဒီသမွေးမဖြေသေးဘူးเนาะအေးစစ်လေး3မိနစ်လောက်တရားထိုင်လိုက်ပြီးမှသမွေးဖြေအဲ့လိုလောက်ရတဲ့ခါမှာအဋ္ဌညာပို့ပြီးတော့ရှင်းတယ်ဖြည့်မြတ်တယ်เนาะသူ့ဟာနဲ့သူတဆင့်ပြီးတဆင့်တဆင့်ပြီးတဆင့်စဉ်းစားသွားတာအဲ့စဉ်းစားသွားတာကအသာလေးလိုက်ရေးလိုက်ရုံပဲเนาะညာကရှေ့ကနေသွားနေတယ်เนาะဒါဒီနဲ့ဉာဏ်နဲ့ကရှေ့ကနေတွားနေတော့အနောက်ကနေအသာလေးလိုက်ကူးရေးလိုက်ရတယ်လို့ပဲအဆင်ပြေတယ်နော်တခြားကိစ္စတွေမှာလည်းဒီလိုပါပဲနော်လူမှုရေးကိစ္စမှာလည်းပဲကိုယ်စိတ်ကကြည်လင်နေတယ်အေးချမ်းနေတယ်စိတ်ကရှင်းနေတယ်ဆိုရင်ပြောတာဆိုတာမှာအမှားရင်းတန်နေတယ်နော်ဒါကြောင့်ဆက်ဆံရေးကြောင့်ဖြစ်ပေါ်လာတဲ့ပြဿနာတွေကနည်းသွားတယ်နော်တကယ်တော့လူလောကမှာတွေ့ရတဲ့စိတ်ရှင်းရင်းစရာအကောင်းဆုံးဒုက္ခဘာလို့ဒုက္ခမျိုးဖြစ်နေခြင်းတော့ဆက်ဆံရေးဆက်ဆံရေးအစင်မပြေလို့စိတ်ဆင်းရတာတော်တော်ကြီးမားတဲ့ဒုက္ခပဲနော်အဲ့တော့ဘုန်းကြီးရဲ့တဖြည်းဖြည်းနဲ့စိတ်ကိုကြည်ရင်လည်းကိုယ့်ကိုယ်ကိုဘယ်လိုသဘောထားလဲဆိုတော့ဘာပဲဖြစ်နေဖြစ်နေကိုယ့်ဟာကိုယ်သဘောထားမှန်မှန်လေးနဲ့ဆက်ဆံမယ်နော်အဲ့လိုသဘောထားထားလိုက်နော်အဲ့တော့ကို့ဘုံမှာသူများကသဘောထားမကောင်းရင်ကိုယ်ကဘာလုပ်သူသဘောထားမကောင်းတာသူနဲ့ပဲဆိုင်တယ်သူမကောင်းတဲ့ဟာကိုကိုကပါလိုက်တော့မကောင်းလိုက်ဘာဖြစ်မလဲသူနဲ့ကိုနဲ့တူတူပဲဖြစ်သွားပြီနော်ကိုစိတ်ထားကနှိမ့်ချသွားတယ်အဲ့ဒါတုတ်ချေကြိုက်သလားဆိုတော့တုတ်ချေမကြိုက်ဘူးနော်အဲ့တော့ဘုန်းကြီးကအဲ့ဒါလူပြောက်ကိုရှင်းပြတယ်သူများကသဘောထားဘလောက်မှန်းနေမှန်းနေဘလောက်ဆိုးနေဆိုးနေကိုကသဘောထားမှန်ဖို့လိုတယ်လို့ပြောပြတော့သူကဘယ်လိုပြောလဲဆိုတော့အဲ့လိုဆိုရင်သူများကကိုကိုအခွင့်ကောင်းယူမှာပေါ့အနိုင်ကျင့်မှာပေါ့တဲ့နော်အဲ့ဒါကသူတကယ်မလုပ်ကြည့်သေးလို့နော်တကယ်လုပ်ကြည့်တဲ့ဘုန်းကြီးနဲ့တွေ့တဲ့ဂရီတွေတရားဓမ္မတွေအများကြီးရှိပါတယ်အေးအေးဆေးဆေးဒီဒီငင်ငင်နဲ့စိတ်ထားကောင်းကောင်းလေးနဲ့ဆက်ဆံတဲ့ခါမှာပထမတော့နိုင်လို့ရမလားဆိုပြီးတော့စမ်းတော့စမ်းကြသေးတယ်နော်ဒါပေမဲ့ကိုကသူဘာလုပ်နေလဲဆိုတာသိတယ်အေးအေးဆေးဆေးပဲသူ့ပြန်ဆက်ဆံတော့ဆရာတော့သူကိုယ်ကိုအဲ့လိုမဆက်ဆံတော့မရမှန်းလည်းသိသွားပြီကိုယ့်ဘုံမှာလေးစားမှုယုံကြည်မှုလည်းတစ်ဖြည်းဖြည်းတိုးလာနော်သူပါစိတ်ထားပြောင်းသွားတယ်အဲ့ဒါကဘုန်းကြီးကိုတွေ့တယ်မကဘူးဘုန်းကြီးနဲ့ပြည့်တဲ့တပည့်တွေတရားဓမ္မတွေတော်တော်များများအဲ့ဒါလိုပြောလာအရင်တုန်းကအဲ့ဒီသူကစိတ်ထားဆိုးတယ်တဲ့အခုတော့သူနဲ့ဆက်ဆံရင်းနဲ့ဘုလူကစိတ်ထားတွေကောင်းလာပြီးတဖြည်းဖြည်းပြောင်းလာတယ်သူ့ကိုတွေ့ရင်စိတ်ချင်းရိုးရိုးသားသားပွွင့်ပွင့်လင်းလင်းလဲလဲလဲလဲဆက်ဆံတဖြည်းဖြည်းနဲ့ကြားတဲ့အခါသူ့ကိုတည်းမကတော့ဘူးတခြားလူတွေကပို့ပြီးတော့ရီယိုတာပုံမှန်နေလေလေဆက်ဆံလာတယ်ဆိုတော့ဟိုတစ်ဖက်သားပါပိုကောင်းလာတယ်နော်အဲ့တော့ ကိုကစိတ်ထားကောင်းကောင်းလေးနဲ့ဆက်ဆံလိုက်တဲ့ကံမှာကိုနဲ့ဆက်ဆံရတဲ့လူတွေကသူတို့ပါစိတ်ထားကောင်းလာတယ်။နော်။အကြည့်ကိုကစိတ်ထားဆူဆူးနဲ့ဆက်ဆံမယ်ဆိုရင်သူတို့ကောင်းလာဖို့ရာအလားအလာစိတ်မရှိဘူး။နော်။အဲ့တော့ဟိုရည်စရာကောင်းတဲ့စကားလေးတစ်ခုစာမုတ်လေးတစ်ခုလားစာနိုင်ငံမှာထိတ်တဲ့ဝါရှူဒီတစ်ခုလားမပြောတတ်ပါဘူး။တပည့်တော်ကပြောပြတယ်။သူဖတ်ခဲ့ရတယ်တဲ့။အဲ့ဒါဘယ်လိုရေးထားလဲဆိုတော့မင်းကောင်းရင်ငါတိတ်မဆိုးပါဘူးအဲ့တော့သူများအရင်ကောင်းမှကိုကမဆိုးဘူးဆိုတဲ့အသေးပြောဖြစ်နေနော်အဲ့ဘုန်းကြီးအဲ့လောက်တိတ်လည်းမခံဘူးငါကောင်းရင်သူလည်းကောင်းလာမှာပါနော်အဲ့တော့ငါကောင်းဖို့ကကိုရေးကြည့်ပါလေနော်အဲ့တော့ကိုစိတ်ထားကောင်းကောင်းလေးနဲ့ကိုကဆက်ဆံလိုက်တာဟာကိုကလောကကြီးကိုကောင်းတာတွေပေးလိုက်တာပါနော်လူတယောက်အနေနဲ့နောက်လူတယောက်ကိုသေးနိုင်တဲ့အရာတွေထဲမှာအကောင်းဆုံးအရာဟာဘာလဲစိတ်ထားကောင်းကောင်းလေးနဲ့ဆက်ဆံပေးလိုက်တာနော်ရိုးရိုးသားသားပွင့်ပွင့်လင်းလင်းစေတနာမှန်မှန်လေးနဲ့ဆက်ဆံလိုက်တာနော်အထက်စီးကနေလည်းမနေဘူးအောက်လည်းမကျဘူးဗန်းလူကြီးလူသဘောထားနဲ့ပဲဆက်ဆံလိုက်တယ်အဲ့ဒါအကောင်းဆုံးပဲဆောဘုန်းကြီးကိုယ်တိုင်လူကြီးကဘာဝင်လို့ခြင်းလဲလို့မင်းရိုးရိုးသားသားပွန့်ပွန့်လင်းလင်းမြတ်တာလေးနဲ့ဆက်ဆံတာကိုလိုချင်ပါလေ။ကျန်တာတော့တိတ်မလိုချင်ဘူးဘုန်းကြီးမှာအကုန်လုံးပြည့်စုံ။နော်။ဒါပေမဲ့ဟိုတရားဒီကမတွေကသူတို့စေတနာလျောက်ဘုန်းကြီးကိုလာပြီးတော့လူကြတန်းကြတာ။ဘုန်းကြီးမှာဘယ်နေရာတရားမှန်တော့မသိဘူး။တင်းစရာညာတော့မလောက်တော့ဘူး။နော်။ဒါကြောင့်မြန်မြန်ပြန်လူနေရတယ်နော်။အဲ့တော့အဲ့လိုဖြစ်လာတော့လည်းပဲဘုန်းကြီးကရှိကဆရာတော်ကြီးတွေသုံးမခဲ့တဲ့ဇာတိတခုံသွားတတိယပြန်လဲဟုတ်မလှခြင်းမှချောတဲ့မရခြင်းမှပေါ်တဲ့ဟုတ်အဲ့တော့အဲ့ဒီဇာတိရဲ့အတိတ်တွေကိုဘုန်းကြီးခိုင်းငယ်တွေကကြားဘူးလို့တော်တော်သဘောကျတယ်ဟုတ်လူအများသိထားတာနဲ့ပြောင်းပြန်လို့ဖြစ်နေတယ်နော်မလှခြင်းပါဘူးဆိုလို့ကောင်းရိတ်ထားကမှလာဖူးရတဲ့လူတွေကတော်တော်ကိုများတယ်ကောင်းတယ်အဲ့လိုကြီးတာသိသဘောကျတယ်နော်မလို့ရင်ပါဘူးဆိုကမှလူလိုက်ကြတာဘာလို့မှမတော်မှမသိတော့ဘူးနော်အဲ့တော့တရားဓမ္မတွေကိုလည်းအဲ့ဒါလေးပြောပြခြင်းပါတယ်သိမလှခြင်းမှနဲ့သူ့အတူကြည့်လို့ချောနေမှာပါနော်သိပြင်းတော့အကြည့်မလှတော့ဘူးကြည့်လို့မကောင်းတော့ဘူးနော်ပြီးတော့လောဘတိတ်မကြီးပါနဲ့နော်နည်းနည်းတော့ရှိမှာပေါ့နော်တို့တော့မြတ်မြတ်တတာလေးစဉ်းစားပါကိုဖို့သူ့ဖို့မြတ်မြတ်တတာလေးစဉ်းစားပြီးတော့ fair ဖြစ်တဲ့ dealing နော် fair dealing အားလေးလုပ်ပါအဲ့လိုလုပ်ကြည့်ကြားရင်အများကြီးရလာနော်ကိုယ်အလကားတောင်လာပေးတဲ့လူတွေရှိလာလိမ့်နော်မလို့ချင်ပါဘူးနေပါစေဆိုရင်တော့မရဘူးသိကျင်လို့ပါနော်အဲ့ဒါလူစိတ်ရဲ့စမ်းကျင်မှုတစ်ခုပဲလို့တော်တော်စမ်းကျင်တယ်နော် paradoxical လို့ပြောရမှာနော်အများထင်တာနဲ့ပြောင်းပြန်ဖြစ်နေတယ်အဲ့တော့ဒါလေးတစ်ခုအင်းလေးလူလေးလဲဘုန်းကြီးကဝါသနာပါလို့တချို့ဝါသနာပါတဲ့ဒကာဒကာမတွေလဲအဲမှတ်သားကျင်တယ်ပြောလို့ပြောလိုက်ဦးမယ် fill your mind with the concept of harmony harmony ဆိုတာညီညွတ်တာနော်ပฏิပခမရှိတာညာမဖြစ်တာအဲ့တော့ကိုယ့်ရဲ့စိတ်ကိုအဲ့ဒါလိုအစဉ်ပြေပြေလေးနေမယ်နော်အပြန်အလှန်သိခင်မှုယုံကြည်မှုလေးစားမှုရှိအောင်နေမယ်လို့ဒီလိုစိတ်ကိုမွေးထားပါနော် harmony health health ဆိုတာလိုပဲနော်ကျန်းမာခြင်းယောဂအကြောင်းသိမတွေးနဲ့နော်ကျမကြီးကောင်းဘာလို့ရမလဲဆိုတာစဉ်းစားပြီးတော့အဲ့ဒါတွေလုပ်နေပါနော်ကောင်းတဲ့အတွေ့အကြုံတွေပါကုသိုလ်အတွေ့အကြုံတွေပါကုသိုလ်အတွေ့အကြုံကကျမကြီးကိုထောက်ကူပေးတယ်အကုသိုလ်အတွေ့အကြုံကယောဂဖြစ်စေတယ်နော်လူတယောက်ကိုစိတ်ဆိုးနေလို့သူ့ကိုဘယ်လိုပြန်ပြောမယ်ဘယ်လိုပြန်ဆိုမယ်သူ့ဒုက္ခရောက်အောင်ဘယ်လိုလုပ်မယ်လို့စဉ်းစားနေရင်ဘာဖြစ်မလဲတွေးတိုးလာမယ်နှလုံးခုန်တာတွေညံလာမယ်နော်ပြီးတော့အဲ့ခါနီးမှာအဲ့လိုတွေးနေရင်ဘာဖြစ်မလဲအဲ့လိုမပြောတော့ဘူးအရေးပြက်မယ်နော်စားကနေမှစိတ်ဆိုးကြရတွေးနေရင်ဘာဖြစ်မလဲအစားပြက်သွားလိမ့်မယ်စိတ်ပြက်ချင်မကြိုက်နော်အ နော်ကျမ်းမာရေးပြည့်ချက်တယ်ဟုတ်ကောင်းတဲ့အတွေ့တွေတွေးပါနော်ကိုယ့်အကြောင်းကိုလည်းကိုယ်ကောင်းတာတွေတွေးပါသူများအကြောင်းလည်းကောင်းတာတွေးပါနော်ပြီးတော့စိတ်ကိုချမ်းသာစေမယ့်အကြောင်းအရာတွေတွေးပါနော်လူတွေကိုစေတနာကောင်းလေးနဲ့ကူညီမယ်ဆိုတဲ့စိတ်ကလေးကိုမွေးပါနော်အဲ့ဒါလို့မွေးလို့ရှိရင်တဲ့နော်Fill your mind with the concepts of harmony, health, peace, and goodwill, and wonders will happen in your life. Kubwa ma, kaunari anyai chila le mi. Ha oziya kaunla on, kaunari anyai chila le mi. Ha? Jau, kudu se ne neba. Eta emitan tuwa che kai. Ha? Ha?သိလက်ခံတာလည်းကျမ်းမာရေးလည်းကောင်းတယ်စားလို့လည်းကောင်းတယ်အိပ်လို့လည်းကောင်းတယ်အကုသိုလ်စိတ်နဲ့နေမှဆိုရင်ကျမ်းမာရေးလည်းမကောင်းဘူးစိတ်လည်းမချမ်းသာဘူးစားလို့လည်းမကောင်းဘူးအိပ်လို့လည်းမကောင်းဘူးကောင်းတဲ့ဆက်ဆံရေးနဲ့အဆင်မပြေဘူးကိုဘုရားအကြာလေးဒုက္ခတွေများစေဖြစ်လာလိမ့်မယ်နော်ဒါတော့စိတ်ဆိုတာမမြင်ရတဲ့အရာမို့လို့တခါတလေစိတ်အေးမကြီးဘူးလို့သဘောထားမိတတ်တယ်နော်စိတ်ထဲမှာတွေးနေတဲ့တွေးတယ်ဟောတွေးပြီးပျောက်သွားတာပဲမရှိတော့ဘူးအဲ့လိုထင်တတ်တယ်နော်တွေးပြီးလက်ရှိတွေးနေတဲ့တွေးတော့ပျောက်သွားတယ်ဒါပေမဲ့အဲ့ဒီအတွေးရဲ့တတိကတော့စိတ်မှာကိန်းပြီးတော့နေတယ်နော်အဲ့တော့ဘောဘောများစွာကတွေးခဲ့တဲ့အတွေးတွေအများကြီးရှိတယ်နော်အဲ့ဒီအတွေးတွေမှာပဲစေတနာဆိုတာတွေပါတယ်နော်အဲ့ဒီအတွေးမှာအခြေခံပြောပဲပြောတာဆိုတာလောက်တက်ကိုင်းတာတွေရှိတယ်နော်အဲ့တော့ကံဆိုတာကစေတနာကိုပြောတာပဲနော်စေတနာဟံဘိကဝေကမ္မံဝဒာမိတဲ့စေတနာကိုကံလို့ခေါ်ပါတယ်တဲ့ဆရာဟောတော်မူတယ်တဲ့နော်အဲ့တော့အတွေးတိုင်းအတွေးတိုင်းမှာစေတနာပါနေတယ်နော်ဘာမှအရေးမကြီးဘူးလို့ထင်ရတော့တဲ့အတွေးမှာလည်းပဲစေတနာပါနေတယ်နော်အဲ့ဒီစိတ်တွေအဲ့ဒီအတွေးတွေဟာတတိယနဲ့သူ့မိတယ်နော်အခုကွန်ပျူတာဥပမာနဲ့ပြောမယ်ဆိုရင်နော်ကွန်ပျူတာမှာတစ်ခုခုလုတ်ထားပြီး save လုတ်ထားလိုက် screen ပေါ်မှာတော့မရှိတော့ဘူးနော်သူ့ save လုတ်ပြီးတော့ပိတ်လိုက်ပြီနော် screen ပေါ်မှာတော့မရှိဘူးဘယ်မှာသူတင်ထားလဲသူ hard disk ပေါ်မှာတင်ထားတယ်နော်အဲ့လိုပဲကိုလုတ်ခဲ့တဲ့ကိစ္စမှန်နေများဟာစိတ်ထဲမှာတနည်းအားမှာသူ့ရဲ့ potential energy သူ့ရဲ့ potential power ဟာတင်ထားတယ်ရှိနေဒီနေ့ကျရင်အဲ့ဒါအကျိုးပေးတာပဲနော်အဲ့တော့ပါဠိတော်ထဲမှာဘုန်းကြီးသဘောကျတဲ့အပိုက်လေးတစ်ပိုက်ပြတာရှိတယ်စိတ်တုတ်ပါဒမတ္တံပိခောအဟံစုံဒကုတလေတုဓမ္မေတုဘဟုပကာရဝဒာမိနော်ကုသိုလ်တရားတို့၌စိတ်ကူးဖြစ်ယုံများဖြင့်အလွန်တရားအကျိုးများလာပြီးဟူ၍ငါဘုရားဟောတော်မူ၏တဲ့နော်ကုသိုလ်တရားကြီးကုသိုလ်ကောင်းတာလေးတစ်ခုလုပ်မယ်လို့သိမိယုံနဲ့အင်တန်ကြိုးများသွားပြီနော်အဲ့တော့ဘုန်းကြီးကပြောလိုက်ဦးမယ်အော်ဒီမှာတရားဝဲတစ်ခုစီစဉ်နေပါတယ်ဗျာဆိုတော့ဘုန်းကြီးကလည်းလောက်ပါစီစဉ်ပါလို့ပြောလိုက်တယ်နော်ပြောလိုက်ပြီးတဲ့ကဘုန်းကြီးကစိတ်ကူးထဲမှာဒီလိုပြိတ္တကိုတီးပေါ့စိတ်ထဲမှာတရားဟောတယ်စိတ်ကူးထဲမှာနော်စိတ်ကူးတွေမှာတရားတွေဟောနေတော့ဘုန်းကြီးစိတ်မှာမဖြစ်နေမလဲကုသိုလ်တွေအများကြီးရနေပြီနော်ရပောင်များစွာကလေးအကျိုးပြီးတော့အများကြီးကုသိုလ်တွေရနေပြီတော်တော်တွေ့ချိန်ကြိုက်တာပဲနော်အကယ်၍ဒါကတော့ကုသိုလ်နဲ့ပတ်သက်ပြီးမြတ်စွာဘုရားဟောထားတာဟုတ်ဆိုပါတော့နော်အကုသိုလ်လေသူဓမ္မေသူတို့အဲ့လိုပြင်လိုက်ရင်မဖြစ်တော့ဘူးနော်အကုသိုလ်တရားတို့၌စိတ်ကူးဖြစ်ရောများဖြင့်အလွန်တရာအကျိုးနည်းလာပြီလို့ပြောရမှာပဲနော်စမ်းသပ်ကြည့်နော်ဒါကြောင့်အကုသိုလ်တွေကိုတွေးနေတာဟာပြီးပြီးမေ့သွားပြီးပျောက်သွားပြီလို့မထင်ပါနဲ့အမတန်ကြောက်เสียကောင်းပါလေနော်အဲ့တော့စိတ်ကူးတွေမှာအကြောင်းကိုတွားမယ်နော်တရားနာမယ်လို့တွေးကြတဲ့အကုသိုလ်ဖြစ်နေတယ်အကြောင်းကိုသွားမယ်ဆရာတော်တန်ခါတော်တွေကိုဆုံးကပ်မယ်စိတ်ကူးကလေးကကုသိုလ်တွေဖြစ်နေတယ်နော်အဲ့ဒီကုသိုလ်စိတ်ကအဲ့ဒီကုသိုလ်စိတ်နဲ့အတူတူရုပ်တွေပါဖြစ်လာတာနော် စိတ်ဖြစ်တိုင်းဖြစ်တိုင်းစိတ်ကိုမှီပြီးတော့ဖြစ်တယ်စိတ်တရားယုတ်ဆိုတာဖြစ်တယ်နော်အဲ့တော့ကောင်းတဲ့စိတ်ကိုမှီပြီးတော့ဖြစ်တဲ့စိတ်တရားယုတ်တွေဟာကောင်းတဲ့ယုတ်တွေဖြစ်တယ်နော်ကျမ်းမာရေးကိုအထောက်အကူပြုတယ်ဒါကြောင့်ကျမ်းမာခြင်းဘယ်လိုနေမလဲကုသိုလ်စိတ်နဲ့နေပါနော်ငါတော့ဘယ်သူနဲ့တွေ့ရင်သူ့ကိုငါစိတ်ချမ်းသာအောင်ပြောလိုက်မယ်တွေးလိုက်အဲ့လိုစိတ်ကိုကုသိုလ်များနေပြီနော်ဘုန်းကြီးလည်းအဲ့လိုတွေးထားတာနော်ငါဒီနေ့တော့အကြောင်းကိုကြွားမယ်ဒကာဒကမတွေအများကြီးတရားဟောမယ်ငါစိတ်ချမ်းသာသွားအောင်ပြောလိုက်နော်အဲ့ဒီစိတ်ချမ်းသာသွားအောင်ပြောလိုက်မယ်ဆိုတာကိုဘုန်းကြီးကလည်းမေတ္တာလို့ရေးတော်ရေးထားတယ်နော်ဒီမှာရေးထားတယ်စိတ်ချမ်းသာအောင်ပြောမယ်နော်အဲ့တော့ကိုယ့်ကြောင့်သူများစိတ်ချမ်းသာတယ်ဆိုတာအတော်တော်ကောင်းတာပဲနော်အဲ့ဒီအလုပ်တော့များများလုပ်ချင်ပါလေအထူးသဖြင့်မဇ္ဇဂိလှုပ်ယုံနေရသွားနော်ဘာမှအိတ်ထရလှဲလိုက်ရတာမဟုတ်ဘူးနော်စိတ်အကျိုးများတာပဲနော်အကြောင်းလူလူချင်းတွေ့တဲ့အခါမှာစိတ်ချမ်းသာအောင်ပြောပါနော်အားရှိသွားအောင်ပြောသွားပြောလိုက်ပါနော်လူပျောက်ကြောက်နေတယ်အားငယ်တယ်ဆိုရင်ကြောက်တာလေးပြေသွားအောင်အားရှိသွားအောင်ပြောပါအားပေးပါပို့ပြီးတော့အားငယ်သွားအောင်ပို့ပြီးတော့စိတ်ဆင်းရဲသွားအောင်မပြောပါနဲ့နော်စိတ်ရက်စက်ရရောက်ပါလေနော်အခုနပါဠိတော်လေးကိုသုံးအောင်ဖတ်လိုက်အောင်မယ်နော်စိတ်တုပါဒမတ္တံပိခောအဟံသုံဒကုသလေတုဓမ္မေတုမဟုပကာရဝဒာမိကောပနဝါဒောကာယေနဝါစာယအနုဝိဒိယနာစုနော်အကယ်၍တဲ့အခုနစောစောတုန်းကနော်ဘယ်နည်းလောက်ကြာပြီလဲတော့မသိဘူးပေါ့ဘာပဲဖြစ်ဖြစ်စောစောတုန်းကတွေးထားတဲ့ကုသိုလ်ကောင်းမှုကိုပြုမယ်ဆိုတဲ့စိတ်ကူးအတိုင်းကာယကံဝစီကံမှာနောက်ကနေလိုက်ပြီးတော့အဲ့ဒီကုသိုလ်ကောင်းမှုလုံးဖြစ်သွားအောင်လုံးလိုက်မယ်ဆိုရင်တဲ့အလုံးအလုံးကုသိုလ်များလာပြီဆိုတာကိုတဲ့ပြောနေစရာတော့မလိုတော့ပါဘူးနော်ဘယ်မှာပြောဖို့လိုတော့မလဲနော်အင်မတန်ကြိုးများသွားပြီနော်အဲ့တော့နေတတ်လို့ရှိရင်စိတ်လည်းချမ်းသာမယ်ကျန်းမာရေးလည်းကောင်းမယ်လူချစ်လူခင်လည်းပေါ်မယ်နော်တခြားကိစ္စတွေမှာလည်းပဲကိုယ့်ရဲ့သာဝဏေနဲ့ပတ်သက်တဲ့အလောက်ကံကိစ္စတွေမှာလည်းပဲအဆင်ပြေလာမှာနော်အဲကြောင့်ကိုယ့်ဘဝမှာအစစရရအဆင်ပြေစေခြင်းနဲ့ဆိုရင်ကိုယ်စိတ်ထားကိုအကောင်းဆုံးဖြစ်အောင်လုပ်ပါစိတ်ထားကိုမြင့်ပါနော်အထူးသဖြင့်လည်းလူလောကမှာလူတွေကြားထဲမှာနေရတာနော်တယောက်ထဲနေလို့မရဘူးတယောက်ထဲနေရင်ဘလို့မှအဆင်မပြေနိုင်ဘူးဆိုတော့လူတွေနဲ့ဆိုတာတွေ့ရတယ်ပြောရတယ်ဆိုရတယ်အပေး you give and take ဆိုတာရှိတယ်နော်သူစီကကိုအကူအညီတွေရတယ်ကိုစီကလည်းပဲသူ့အကူအညီလူရက်ခါကိုယ်ကလည်းပြေးရမှာပဲနော်အဲ့လိုရှိနေတဲ့အတွက်ကြောင့်စေတနာကောင်းလေးနဲ့ရိုးရိုးသားသားလေးနဲ့နော်တက်နေတဲ့အကူအညီပေးမယ်ယူမယ်ဆိုရင်အားလုံးပုံပြတ်တင်ပြီနော်စစ်ဆိုင်ရင်အစင်မပြင်းရင်ကိုယ့်ဘယ်မှာကူညီမပေးတော့ဘူးနော်အဲ့လိုဆိုရင်ဒုက္ခရောက်တဲ့လူတွေပုံများလာနော်ဒါကြောင့်တယောက်နဲ့တယောက်အချစ်ခင်ပြတ်မဲ့စကားမျိုးဘယ်တော့မှမပြောပါနဲ့ခွန်ကြီးဘယ်တော့မှမပြောပါဘူးနော်တိထားပြီးတော့ကြောင်းပါလေနော်ကြောင်းနေပြောအဖြစ်ခင်ပြည့်မဲ့စကားမပြောဘူးအဲ့ဒါကိုပါဠိလိုဘယ်လိုခေါ်လဲပိတုနာဝါစာနော်ဟေးကိုယ်ရမှာသူများကြောင်းမကောင်းပြောတာအဲဟိုလူကြောင်းမကောင်းပြောရင်တော့ဒီလူကတော့ငါ့ကိုခင်ပါပဲလို့ထင်တယ်သူ့ကိုမုန်းပြီးတော့ငါ့ကိုချစ်အောင်လုပ်မယ်အဲ့ဒါမကောင်းဘူးငါ့ကိုလည်းချစ်ပါသူ့ကိုလည်းချစ်ပါအဲ့ဒါမှကောင်းတယ်နော်အဲ့တော့စကားပြောဆိုအဆင်ပြေလို့ရှိရင်လူ့ဘဝမှာပုံပြအဆင်ပြေတယ်နော်စကားနဲ့လောက်ရတဲ့အလုပ်တွေကအင်တာများပါတယ်နော်ဒါကြောင့်စကားပြောတဲ့ခါသတိပါဖို့လိုတယ်နော်ဘာတိတေတမဇာနာကာရီဟောတိလို့ပြောထားတာရှိတယ်နော်စကားပြောနေစဉ်မှာသတိနဲ့ဉာဏ်နဲ့ရှင်ပြော့ပြုပါအဲ့လိုဆိုရင်တရားအထုတ်ပိတာဖြစ်သွားတယ်စကားပြောရမှာအမှန်နေသွားတယ်နော်အကျိုးရှိတဲ့စကားအမှန်တဲ့စကားအကောင်းတဲ့စကားပဲပြောတယ်အဲ့တော့ကိုယ့်ကိုသူများပို့ပြီးတော့ယုံကြည်မယ်သိခင်မယ်လေးစားမယ်အဲ့တော့စိတ်ကူးတွေကအလကားဖြစ်မသွားဘူးအကျိုးပေးတယ်နော်ဒါကြောင့်ကောင်းတဲ့စိတ်ကူးလည်းအကျိုးပေးတယ်လို့မကောင်းတဲ့စိတ်ကူးကလည်းအကျိုးပေးတယ်သတိထားပြီးတော့မကောင်းတာတွေကိုတတ်နိုင်တယ်လို့တာရှည်လက်ခံမထားပါနဲ့မကောင်းတဲ့အတွေ့အကြုံပြီးဆိုရင်မမြန်သိပြီးတော့ပြေပါတော်ပြီအဲ့ဒီအသေးကိုဆက်မသေးတော့ဘူးကောင်းတဲ့ဘက်ကိုပြောင်းလိုက်နော် The world within creates the world without. Within to the atyema, no? Without to the atyema. Atyema loka ga, atyema loka go, panti de, no? So, ludeha, who say neku, panti tare loka re makua ko ni jara, no? Say te na li di loko, to the atyema, no? So, atyema loka yi, kune patate atyema loka go yora, no? Kune patate ni de atyema loka ma, Kaunari chicken is in, Aluamle, Kuya, a twin lokao, Kaunluam, Eriga Sayamano, Luriga, Kuya, Nita, Sayi, Dai, Sasayi, a Sinti, Guinea, to Indrua, a Bima, like Jinja, no? A bin lokao, Bimbu, Juzari. Oh, Nenepa, a bin lokao, that being never a Sinti, Dora, Simaba, no? Dodo, to get a Yizum, a Cheka. A twin loga would be a man. No? I don't. Who yet a being loga? Who yet a sunny loga? A sentient in a twin? Who's a child could be like that? No? As low, inner world and outer world, Nakushi there to the whole, eh? Obi got a little in it, Sansi. No? Luria, who yet inner world will mainly get it. She may look down with him. No? So, Yantinga, Yinka did Luria at all. In a world of Pubido, a little. A being by Loga, you don't know Magauna, Triana, Lekan and Pican, get a machine. A then Loga, you do, done in the mere accounting young to that. A man, you may say, no, Luria, go in a world of Magunida, eh? Go in a world, Magauni, Luma Satan and Mam Hope, no? So go say Charlie Gowning, Gubua, Guaguaro. ໄສຂັນດາຜູ້ປີ້ຊົງນີ້ລະເດເນາະອະທຸດິເດຍຕຽວອະທຸດິເດເດຢູ່ໂຕລົງຍາປ່ຽວເດຕຽວອະທຸປໍຕຽວຜູ້ເຕຊາຕີລະແດ່ຄໍາເນາະຕຽວຫນ້າລົງຕື່ນນີ້ແດ່ຄໍາອະທຸດິຄິດບໍເນາະໄສຂັນມາລູຈິນແດ່ສະຫຼາແລ້ວບໍ່ຊິເນາະມາຈິນນະບູ້ສະຫຼາແລ້ວບໍ່ຊິຕູ້ຍແງຍຊິປໍໄນຊິປີ້ຕື່ແດ່ອະທຸດິແລ້ວບໍ່ຊິມະນາລົງວົນໂຕແດ່ສິດີແລ້ວບໍ່ຊິເນາະໄສກາຍິ လိုက်တော့ဘာတွေ့ရလဲဆိုတော့ပြည်စုံနေတယ်လို့တွေ့ရတယ်ပြည်စုံနေတယ်ဆိုတဲ့ခံစားမှုကိုခံစားရတယ်တဲ့အဲ့ဒီပြည်စုံနေတယ်ဆိုတဲ့ခံစားမှုကိုခံစားရတာကကိုယ်မှာအများကြီးရှိနေလို့မဟုတ်ဘူးအဲ့ဒီအများကြီးရှိနေတာကိုလုံးဝစိတ်ထဲမှာတွေးကိုမတွေးတာနော်ဒါကြောင့်တကယ်ပြည်စုံနေတယ်ဆိုတဲ့ခံစားမှုကိုရဖို့ဆိုတာကကျင်ပလောကကိုမှီပြီးလို့မရနိုင်ဘူးကျင်ပလောကကိုမှီလိုက်တာနဲ့မပြည့်စုံဘူးဆိုတဲ့ခံစားမှုပဲရနော်ဘာဖြစ်လို့လဲဆိုတော့ဒီတဏှာမှာပြည့်စုံနောက်တဏှာမှာချွတ်တယ်မလားအဖက်ဖက်ကအစစအရာပြည့်စုံနေဆိုတာမရှိဘူးနော်အဲ့တော့ချွတ်တယ်နေတာမရှိဘူးပြည့်စုံနေတယ်ဆိုတဲ့ခံစားမှုကိုစိတ်ထဲမှာပဲရတယ်စိတ်ကိုထားတတ်ရင်ရမယ်เนาะဘုန်းကြီးတို့စိတ်ထဲမှာလည်းပဲချွတ်တည်နေတယ်ဆိုတဲ့ခံစားမှုမရှိဘူးเนาะ lacking เนาะချွတ်တည်ဆိုတာ L A C K lack lack ဆိုတာလိုနေတယ်မပြည့်စုံဘူးချွတ်တည်နေတယ်အဲ့ဒီဟာမရှိဘူးဟုတ်ပြည့်စုံနေတယ်เนาะအဲ့တော့အရှင်ဘုရားတို့ကဘုန်းကြီးဆိုတော့ရတာပေါ့လို့အဲ့လိုပြောရင်ပြောမယ်เนาะအခုနကဘုန်းကြီးပြောတဲ့တပည့်ကဘုန်းကြီးမဟုတ်ဘူးလူ့ဘုကြောင့်ပါနော်တယောက်ထဲလည်းမဟုတ်ဘူးအဲ့လိုပြောတဲ့လူကတော်တော်များများတစ်ပြေးတစ်ပြေးနဲ့များလာပြီနော်သူတို့ပြောပါတယ်တရားနှလုံးသွင်းတော့နေတဲ့ချိန်မှာချွတ်တဲ့နေတယ်ဆိုတဲ့စိတ်ရှိဘူးနော်ပြည့်စုံနေတဲ့စိတ်ရှိတယ်အဲ့ဒါအင်မတန်ရတာရှိနော်အဲ့ဒီအရတာမျိုးကိုရစေခြင်းပြည့်စုံနေတယ်ဆိုတဲ့စိတ်ကလေးကိုသိရစေခြင်းနော်အဲ့တော့ nothing happens by chance သူဟာသူမတော်တဆဖြစ်လာတယ်ဆိုတာဘာမှမရှိပါဘူးအကြောင်းတရားရှိလို့ဖြစ်တာပါကိုကအဲ့ဒီအကြောင်းတရားတွေကိုပြည့်ပြည့်စုံစုံမသိလို့ဖြစ်မှာနော်အဲ့တော့ဘုန်းကြီးတို့လည်းအဲ့ဒါကိုတိတိကျကျတိထားပြီးတော့လေ့လာပြီးတော့ကြည့်လာတော့အဲ့ဒါကိုသဘောပေါက်လာတယ်နော်အလိုလျောက်မတော်တဆဖြစ်တဲ့ကိစ္စဆိုတာမရှိပါဘူးကိုကအကြောင်းကိုမသိလို့နေမှာပါ
နော
်ထို့သူပဲအလကားရတယ်ဆိုတာမရှိပါဘူ
းနော
်ရထိုက်မှရတာပါအကယ်၍မရထိုက်တဲ့နဲ့ကိုကမတရားနဲ့ရအောင်လှုပ်ထိုင်ရင်ဘာဖြစ်မလဲအတိုးနဲ့ပြန်ပေးလိုက်ရတာပဲနော်အဲ့တော့အပြစ်တင်နေလို့တော့မထင်ပါနဲ့သဘောပေါက်စေခြင်းလို့သင်္ကန်းစာယူစေခြင်းလို့ပြောချင်တာပါနော်တချို့အများကြီးရပြီးမှဆုံးရှုံးသွားတာတွေမြင်တယ်နော်ကြားတယ်နော်ဘာဖြစ်လို့လဲမရထိုက်တဲ့နဲ့ရထားလို့နော်နောက်တစ်ခုကမရထိုက်တဲ့နဲ့ရလိုက်တဲ့ဆိုတာပစ္စည်းကိုရတာရုပ်ကိုရရုပ်ဝတ္ထုရတာနော်ပြင်ပပဲဖြစ်တယ်နော်တနေရာမှာသွားတိမ်ထားလဲလို့ကိုကမေ့နေတဲ့ခါမှာရှင်မှန်တောင်းမသိဘူးကိုကကိုတောင်မသိတော့ဘူးနော်အဲ့လိုပြင်ပအရာတစ်ခုခုကိုမရထိုက်တဲ့နဲ့မတရားတဲ့နည်းနဲ့ကိုကရထားတဲ့ခါမှာဘာဆုံးရှုံးသွားတယ်လဲဆိုတော့စိတ်ထားဆုံးရှုံးသွားတယ်နော်ကိုရဲ့အတွင်းလောကကြီးအောက်တန်းကျသွားတယ်နော်ကိုရဲ့စိတ်ဓာတ်အစင်တန်းနှိမ့်သွားတယ်ကိုကိုကိုလေးစားမှုချစ်ခင်မှုကျော်သွားတယ်နော်ကို့ဘုံမှာသူပါလဲပဲလေးစားမှုချစ်ခင်မှုမရှိဘူးနော်ခံလို့တော့လေးစားတရားရောင်လို့ချင်းလုံးမယ်အစ်စ်တော့မရတော့ဘူးနော်ကို့ကိုဘယ်သူမှရိုးရိုးသားသားတကယ်လေးစားတာကိုရမှာမဟုတ်ဘူးနော်အဲ့ဒါကအင်မတန်ကြီးမားတဲ့ဆုံးရှုံးမှုပဲနော်သူများကို့မလေးစားတာထားပါတော့ဘုန်းကြီးကတော့အဲ့ဒါကိုတိတ်အလေးမထားပါဘူးနော်ကို့ကိုကိုမလေးစားတာကမှအင်မတန်ကြီးမားတဲ့ဆုံးရှုံးမှုပါနော်self respect မရှိတော့တာအင်မတန်ကြီးမားတဲ့ဆုံးရှုံးမှုပါ self esteem မရှိတော့တာအင်မတန်ကြီးမားတဲ့ဆုံးရှုံးမှုပါ great and noble thoughts upon which you habitually dwell become great acts habitually အကျင့်ပါနေတာနော်အကျင့်ပါပြီးတွေးနေတဲ့အတွေ့တွေအများကြီးရှိတယ်နော်။ကောင်းတာကိုလည်းပဲအကျင့်ပါပြီးတွေးနေတာရှိတယ်။နော်။ကိုယ့်ကိုယ်တော်မသိဘူး။ကောင်းတာလေးတွေတွေးပြောနေတယ်။နော်။ဘုန်းကြီးတော့အဲ့လိုမျိုးတော်လောက်တယ်။နော်။တခါတော့တခြားဘုန်းကြီးတွေကလည်းကြောင်းတကြောင်းတော့မှအတူတူနေတာ။ဒါကသူကဟိုအနောက်နိုင်ငံသားဘုန်းကြီးလူဖြူဘုန်းကြီး။ဘုန်းကြီးကလည်းကိုယ့်ခန်းနဲ့ကိုယ်နေတာများတယ်။အပြင်ထွက်တာနည်းတယ်။အဲ့ဒီဘုန်းကြီးကတော့သူကဘုန်းကြီးတဲ့အရင်အဲ့ဒီကျောင်းမှာရောက်နေတာတွေ့ရတာလဲအနောက်နိုင်ငံကဘုန်းကြီးကျောင်းတစ်ကျောင်းမှာတွေ့တာနော်သူနဲ့တကာတကမိုင်းနဲ့စကားပြောနေတော့မှဘုန်းကြီးကအကျောင်းတစ်ခုရှိလို့အပြင်ထွက်လာပြီးတော့သူနဲ့ထိုင်စကားပြောတာအဲ့ဒါလေးနဲ့လည်းစကားပြောတော့သူကမေးတယ်အရှင်ပြအခန်းထဲမှာမဟာလုံနေလေအခန်းထဲမှာစိတ်ကူးတွေရင်းနေတာလို့သူပြောလိုက်တာသူကကြီးတယ်နော်ဘုန်းကြီးကကောင်းတာတွေစိတ်ကူးပြီးတော့ပြောနေတာနော်တော်ပြောစရာကောင်းပါလေအကျင့်ပါနေရင်အဲ့ဒါတွေးနေတာပဲတရင်လို့တော့အဲ့လိုပဲအဲ့တော့ကောင်းတာတွေကိုအကျင့်ပါပြီးတွေးရတာတော်တော်တွက်ချေခိုက်ပါလေနော်အဲ့တော့ဘုန်းကြီးရဲ့ဥပဇေစရာတော့နော်ဘုန်းကြီးကိုတတိပေးခဲ့တယ်ပြောလို့ပြောလဲဆိုတော့ဘာတွေတွေးနေလဲဆိုတာတတိထားနော်ကောင်းတာတွေတွေးနေတာကိုမသိရင်စိတ်ဆမရှိပါဘူးတဲ့ကောင်းတဲ့တွေးရကောင်းတဲ့အကျိုးပဲပေးမှာပါမကောင်းတာတွေကိုတွေးနေတာကိုမသိရင်ဘာဖြစ်မလဲ။သူကစက်နေဥမာဘူးနော်စက်သေးမှာ။အဲ့ဒီကြိုက်မကောင်းတဲ့အကျိုးတွေပေးနေမှာ။ဘုန်းကြီးရဲ့ဆရာတော်ကသုံးမပုံကသိရိုးတာပဲနော်။သိ simple ဖြစ်တယ်။ဒါပေမဲ့သူပြောလိုက်တဲ့စကားတွေကဘုန်းကြီးစိတ်ထဲမှာတခါလေးကိုနက်နက်ရှင်းရှင်းရောက်သွားတာ။အေးဟုတ်တယ်။မကောင်းတာတွေကိုအကျင့်ပါပြီးမတွေးဘူးတော်တော်ရေးကြီးတယ်။နော်။အဲ့တော့ကောင်းတာတွေလုပ်မယ်ဆိုတော့စိတ်ကူးပြီးတော့တွေးနေတယ်။တခါလေကိုတွေးတာတွေကအကောင်းလုံးအောင်ကြည့်လို့ဖြစ်မယ်လို့တော့မထင်ဘူးနော်ဒါပေမဲ့တွေးနေတာပဲအဲ့ဒါကိုဒါပေမဲ့တွေးပါများတော့တဖြည်းဖြည်းနဲ့အဲ့ဒါတွေကဖြစ်လာတယ်နော်စိတ်ရဲ့တကူစိတ်ရဲ့အစွမ်းတက်ပြစမ်းကြယ်တယ်နော်နှစ်ပေါင်းများဆိုတော့အဲ့ဒီကောင်းတာတွေကိုလုပ်မယ်ကောင်းတာတွေလုပ်မယ်လို့တွေးနေကြတာနော်ကိုကိုကိုအဲ့လောက်ကြီးအရေးရှိရှိတယ်လို့လည်းမထင်ဘူးနော်သူများကလည်းလာလုပ်ပေးမှာလည်းမဟုတ်ဘူးဒါပေမဲ့စိတ်ကတော့မဖြစ်တော့မှစိတ်ကူးရင်နေရတာအကျိုးမရှိပါဘူး။ဒါပေမဲ့စိတ်ကူးရင်မကောင်းတာလေ။ဟောတဖြည်းဖြည်းနဲ့ဖြစ်လာတယ်။မယုံနိုင်တော့အောင်ကောင်းတာလေဖြစ်လာတယ်။ဒါကြောင့်အတွေးတွေရဲ့ပါဝါကိုရှော့မထွက်ပါနဲ့ စိတ်ကူးရင်လေဆိုတာကိုပြောမတွေ့ပါနဲ့ဟောအာစိတ်ကူးရင်လေဆိုတာအလကားပါလို့ခင်ပါနဲ့စိတ်ကူးရင်လေအကျိုးပေးပါလေအများကြီးအကျိုးပေးပါလေနော်ဒါကြောင့်စိတ်ကူးတော့မှအကောင်းဓာတ်တွေလုံနေတယ်လို့ပြောပါနော်တင်းတင်းမာမာနဲ့တခါလဲစိတ်အားထက်ထက်ကန်ကန်နဲ့လုံနေတယ်၊ကြံနေတယ်၊ပြောနေတယ်၊ဆိုနေတယ်အဲ့ဒါမျိုးစိတ်ကူးမများကြီးတွေပါနော်အဲ့အဲ့လိုစိတ်ကူးရမှများရင်ကိုယ်စိတ်ဓာတ်ကအဲ့လိုဖြစ်လာတယ်အားတက်လာပြီးတော့တကယ်သွားလို့တဲ့အခါမှာလည်းပဲအရင်ကတော့စိတ်ကူးထားသလိုပဲနော်စိတ်ကအားရှိရှိနဲ့စိတ်ဝင်စားပြီးတော့အားတက်တရောလှုပ်လိုက်ခံလိုက်တာပဲနော်ဖြစ်သွားတာများပါတယ်နော်မဖြစ်သေးလဲဆက်လုပ်ပါဖြစ်သွားမှာပါနော်အဲခုနပြောတဲ့အချိန်မှာဒါလေးတော့ပါသွားပြီ Give thanksFor all the blessings several times a day. No? Puma, kaunari, chinida, kaunari, yatara, nyai chin, no? Erago, tenitinima, a chimbong yazwa, jesutima. Jesutinetic of weva, no? Go net, a putu in the other, lulebe, go, kaunari, lobinida, lady, chin, no? Puma, lama tilu,နေကောင်းရလားလို့နှုတ်ဆက်တကားစားအာဒါတော်တော်ကျေးဇူးတင်မှုကောင်းတာပဲဝန်တကြရည်နော်ကို့ဘီးဆိုက်လိုက်တယ်ဘုန်းကြီးဆိုမနဲ့လမ်းလျှောက်သွားရင်လမ်းမှတွေ့တဲ့အထူးသဖြင့်အဖိုးကြီးတွေပေါ့ဘုန်းကြီးကမျက်လုံးလေးကြည့်လိုက်တယ်သူမျက်လုံးကြည့်လိုက်ရင်နည်းနည်းအကြိုက်ခတ်လို့ရတယ်ပြုံးလိုက်ရင်သူပြန်ပြုံးတယ်ပြန်ပြုံးရင်ဘုန်းကြီးက Hello good morning ဆိုပြီးပြောလိုက်တယ်နော်တချို့ပြန်ပြောတယ်ဒီနေ့မနဲ့လည်းအဖိုးကြီးတယောက်ကအဲ့လိုပဲပြန်ပြောတယ်နော်ဒါကိုကသူ့ကိုလူတယောက်အနေနဲ့ဖြစ်ပါတယ်ခင်ပါတယ်လေးစားပါတယ်အတိမှန်ပြပါတယ်ဆိုတယ်ပေးလိုက်တာဟောသူကလည်းကိုယ်ပြန်ပေးတယ်အဲ့ဒါလေးကအလကားမဟုတ်ဘူးနော်အဲ့ဒါတော့တန်ဖိုးရှိတယ်နော်တနေရာရောက်သွားပြီဆိုတော့ကိုယ်လမ်းမှာတွေ့တဲ့လူတွေကတယောက်မှနှုတ်မဆက်ဘူးကိုယ်နဲ့လည်းတယောက်မှမတည်ဘူးကိုယ့်ဟာကိုယ်တယောက်ထဲသွားနေရတယ်ဆိုစိတ်ထမှန်ဘယ်လိုခံစားရမလဲလုံးလေးဖြစ်တယ်နော်အဖော်မဲအဲ့တော့ဘုန်းကြီးကလမ်းမှာတွေ့ရတဲ့လူတွေအနည်းဆုံးမျိုးလုံးတော့လမ်းကြည့်လိုက်တယ်သူမြေတုံးကိုကဲခတ်ပြီးတော့ဒီလူကနည်းနည်းဟိုကိုဟိုမြင်းရနဲ့သဘောထားလေးရှိတယ်ဆိုရင်ပြုံးလိုက်တယ်ပြီးရင်စကားလေးတစ်ခုနှစ်ခုပြောတယ်အဲနှစ်ခါသုံးခါလောက်တွေ့ပြီးဆိုရင်တော့စကားမများပြောဘူးနော်အဲဒီနားကနေခဲပါကိုလမ်းလျှောက်သွိုင်းနဲ့ဒီစင်ကာပူရင်းတကားကြီးတယောက်နဲ့တွေ့တယ်သူတို့ကတကားကြီးနဲ့ကမိုင်းနှစ်ယောက်လမ်းမှန်မှန်လျှောက်တယ်အခုတော့မတွေ့ဘူးအင်းငါခဏခဏတွေ့သူတွေ့လိုက်ရင်ခွန်ကြီးကပြုံးလိုက်ရင်လမ်းလျှောက်သွားရင်နောက်တစ်ခါတွေ့ပြန်ရင်နောက်တစ်ရက်တွေ့ပြန်ရင်နှုတ်ဆက်လိုက်ရင်ပြုံးလိုက်ရင်လမ်းလျှောက်သွားရင်နောက်တစ်နေ့တွေ့တော့သူကဘာပြောလဲဒီလားမင်္ဂလာပါတဲ့သူကစပြောတာနော်အခင်းကြီးစိတ်ပေါ်မိဆိုတော့လက်တော့တဲ့နည်းနည်းပဲပြောတတ်တယ်တဲ့မင်္ဂလာပါတဲ့သူကဗမာပြည်မှာသူကုမ္ပဏီကွဲတစ်ခုရှိတယ်တဲ့အဲ့ဒီသူခဏခဏသွားတယ်နော်အဲ့တော့လည်းစကားပြောရင်းနဲ့တော်တော်ကြာကြာစကားပြောပြသွားတယ်။အခုတော့မတွေ့တော့ပါဘူးနော်။ဒါပေမဲ့တယောက်ကိုတယောက်နှုတ်ဆက်လိုက်ရတယ်။အဲ့ဒါတန်ဖိုးရှိနော်။အဲ့တော့ကျေးဇူးတင်စရာတွေအများကြီးရှိပါတယ်။ကျေးဇူးတင်ပါနော်။အခုမြင်နေရတယ်နော်။တေချာရှင်းရှင်းလင်းလင်းမြင်ရတယ်လား။တော်တော်ကောင်းတာပဲ။ဒီမြင်အောင်ကုတုကံတွေကအကျိုးပေးထားတာ။အဲ့ဒါလေးပြန်တွေ့ပြီးတော့ဘုန်းကြီးတော့ပြောတာပဲ။ငါမျက်စိသိပ်ကောင်းတယ်မြင်နေရတယ်။ပြောရည်ဆိုပြောရဲဆိုတာလည်းပဲကျေစုတင်တာတခုပဲနော်ကြားရတယ်နာတိတ်ကောင်းတယ်ဘုန်းကြီးကနာပါလုံးလုံးတော့ဒုက္ခရောက်နေတာဘာတန်ဖြစ်ဖြစ်ကြားမိကြားနေဘူးသူများမကြားတဲ့အတန်ကောင်းကြားရတယ်အဲအဲ့ဒါလည်းပဲဘာပြပြောသင်တတ်ပါလေနော်တော့ကျေစုတင်တယ်ဘုသူ့ကျေစုတင်လဲဆိုတော့ကိုယ်ကံတရားကိုကိုယ်ကျေစုတင်တယ်တဘာဝတရားကိုကျေစုတင်တယ်နော်တဘာဝတရားကြီးကဒီခန္ဓာကိုယ်ဖြစ်အောင်အကြောင်းတရားတွေသူ့ဘရဖန်တီးပေးထားတာပဲเนาะအဲ့ဒါလိုပဲကျမ်းမာရေးကောင်းတယ်ဘုန်းကြီးကျမ်းမာရေးတော်တော်ကောင်းတယ်เนาะအဲမနေ့တနေ့ကဘုကိတိမာတောင်တော့တက်တယ်เนาะတောင်ကတိတ်နေနေတယ်တင်ကူမာတောင်ကမြင့်မြင့်မရှိဘူးเนาะအဲဖေဗရီလရှိရနေ့ကဘုန်းကြီးကြိတ်ချူးတောင်တက်တယ်အတက်ကောအစင်ကောခြေလမ်းကနေတက်တယ်เนาะအဲနည်းနည်းကပြန်မှန်းတာပေါ့ဒါပေမဲ့တက်နိုင်တယ်ကျမ်းမာတယ်အာကျမ်းမာလာတိတ်ပြော်တာပဲအာကျမ်းမာကြီးကောင်းတယ်နော်အခုတခါဒီစင်ကာပူရောက်တော့အဲတပည့်တွေကလည်းတိုက်တွန်းလာလဲပါတယ်နော် အတက်ဒီရေလောက်ရောက်လာရင်ကျမ်းမာကြီးလေးနည်းနည်းစစ်တာကောင်းတယ်ဆိုတော့ဘုန်းကြီးကအကုန်လုံးတော့မစစ်ပါဘူး heart ကိုသွားစစ်တယ်နော် heart ကို scan လုပ်တယ် scan လုပ်တော့ဟိုးမှထိုင်နေတဲ့ဟိုဒကမာကြီးကအစအဆုံးအကုန်လုပ်ပေးတယ်သူကအဲ့ဒီဆေးရုံမှာအဲ့ဒီဌာနမှာဘယ်လိုလုပ်တဲ့ဆက်ကိုခံရတဲ့တာဝန်ခံဘူးနော်အဲ့တော့ heart scan လုပ်လိုက်တော့ result ကဘယ်လိုပြောလာလဲဆိုတော့ 0% blockage နော်ဆေးကြောပိတ်ဆို့နေတာလုံးဝမရှိပါဘူးတဲ့နော်တုံရရခံနှုံးတဲ့ပြောစရာမကောင်းဘူးလားတော်တော်ပျော်သွားရတယ်ကိုနော်အဲ့တော့အဲ့ဒီဆေးရုံကဆရာကြီးဆရာမကြီးအကုန်လုံးအရင်ကကျေးဇူးတင်ပါတယ်နော်လိုက်ပြီးတော့စီစဉ်ပေးတဲ့ဒီကဒကာကြီးတွေဒကာမကြီးတွေလည်းကျေးဇူးတင်တယ်ဒါတွေမကောက်ဘူးတိုက်တွန်းလိုက်တဲ့တပည့်တွေလည်းကျေးဇူးတင်တယ်သူတို့ကဖြစ်ခါမှသွားလို့ရင်းနဲ့နည်းနည်းနောက်ကျနေမှာတဲ့အဲ့တော့လုံးလုံးမမဲကြိုတင်ပြတော့ test လုပ်လိုက်ပါတဲ့အဲ့တော့မရှိဘူးဆိုတော့လေအဲ့ဒါကတော်တော်တန်သွားတာပဲတော်တော်ပျော်သွားတယ်နော်ကျေးဇူးတင်ပါတယ်ကို heart လေးတော့ကိုပြန်ကျေးဇူးတင်တယ်သူက heart လေးနာမင်းတော့ကျေးဇူးတင်တာပဲနော်ဒီ heart လေးနဲ့ဘုန်းကြီးအသက်တရားပြောင်းနေအောင်ပါနော်လောက်ဆရာတွေကအများကြီးကြံနေတယ်အဲ့တော့သူ့ကိုလည်းဘုန်းကြီးကပြီးဆိုင်ပါတယ်နော်သူ့ကိုထိခိုက်စေမဲ့အစားအစာဘုန်းကြီးမစားဘူးနော်အေးကြောပိတ်ဆို့စေမဲ့အစားအစာမျိုးကိုမစားဘူးနော်ဘာလို့လဲဆိုတော့သူ့ကိုလေးစားတယ်တံပိုးထားတယ်ဖြစ်တယ်ကျေးဇူးလည်းတင်ပါတယ်နော်ဒီခန္ဓာကိုယ်ကြီးကိုဘုန်းကြီးကျေးဇူးတင်တယ်သူ့ကိုအမိပြုပြီးတော့ကောင်းတဲ့ကိစ္စတွေအများကြီးလုပ်ရတာနော်အဲကြောင့်ကိုယ်ခန္ဓာကိုယ်ကိုလေးစားပါကျေးဇူးတင်ပါကိုကိုကိုပြန်ပြောပါငါကောင်ကကျေးဇူးတင်ပါတယ်နော်သူများတွေကိုလည်းကျေးဇူးတင်မှုတော့လို့တယ်နော်ဒါပေမဲ့ကိုကိုလည်းမိတ်မထားပါနဲ့နော်အဲ့တော့ကိုစိတ်ကလည်းကိုကျေးဇူးတင်တယ်တခုခုသိရပြီဆိုရင်ဘုန်းကြီးကကိုစိတ်ကိုပေါ်တော့ကိုကျေးဇူးတင်တယ်ဟာဒီလိုမျိုးလေးသိနိုင်တဲ့စိတ်ကလေးရှိတယ်သိနိုင်တယ်ဆိုတာတော်တော်အားဩစရာကောင်းတာပဲနော်နည်းနည်းဓာတ်တွေစိတ်မှုဓာတ်တွေကိုသိနိုင်တယ်သိနိုင်တဲ့သဘာဝကြီးရှိတယ်နော်စိတ်ကလည်းတဘာဝပဲနော်ငါစိတ်ငါစိတ်လို့သာပြောတာတကယ်တော့ငါတကယ်မပိုင်ပါဘူးနော်တော့သိနေတဲ့တဘာဝဆိုတာတော်တော်အံ့ဩစရာကောင်းတာပဲနော်ဘုန်းကြီးတော့အဲ့ဒါကိုအံ့ဩလို့ကိုမစုံနိုင်ဘူးအဲ့တော့သိနေတဲ့ကိုယ့်ရဲ့အတိညာဉ်ကိုလည်းကျေစုတင်တယ်သူ့မိဘတွေကိုလည်းကျေစုတင်တယ်ဘာပဲပြောမိဘအတန်ဝင်ထဲမှာအတိညာဉ်မြင့်တဲ့သူတွေရှိတယ်နော်ဟိုကြောင်းကောင်းကောင်းလည်းထားပြခဲ့တယ်သူ့မိဘတွေအင်ညာတွေကောင်းကောင်းလည်းအများကြီးသင်ခဲ့ရတယ်knowledge ဒီအများကြီးရှိတယ်ဒီမှာအခြေခံတော့ကိုယ့်ကိုအများကြီးလေ့လာရတယ်နော်အဲ့တော့ကိုယ့်ကိုဒီလိုသိအောင်အထောက်အကူပေးလိုက်တဲ့လူတွေဟာအင်မတန်များပါလေနော်ဆိုတော့ဘုန်းကြီးကစောက်ဖတ်တယ်လဲဝါနာပါတော့စောက်တယ်အများကြီးဖတ်စောက်လေးတုပ်ဖတ်လို့တခွန်းတော့ရရင်ကိုသိရရင်ကိုဘုန်းကြီးကပျော်နေပြီသဘောတည်းကြပြီစာရေးတဲ့လူကိုကျေးဇူးတင်ဩသူပြောပုံလေးကကောင်းလိုက်တာနော်မှတ်သားစရာကောင်းရင်ဒါဒီမှာတိကျမှတ်မယ်ရေးထားမယ်ကူးထားမယ်ကြက်ထားမယ်နော်မမေ့လိုက်ဘူးသောတုတ်တို့ကိုဖရတိုင်းဖရတိုင်းရေးတဲ့သူကိုအများကြီးကျေးဇူးတင်နော်အဲ့တော့ဥပမာတစ်ခုအနေနဲ့ပြောမယ်နော်ဥပမာဒကမကြီးကဘုန်းကြီးတွေ့တစ်ခုခုစားစရာလေးသုံးစရာလေးလာပြီးတော့လူတယ်ဆိုပါတော့နော်သူတော့ဘုန်းကြီးကဒါကြီးကမကောင်းပါဘူးမလိုချင်ဘူးယူသွားအဲ့လိုပြောမယ်ဆိုပါတော့ဒကမကြီးစိတ်ထဲပဲနဲ့နေတယ်စိတ်မကောင်းဖြစ်သွားမယ်နော်ဘုန်းကြီးရောဘယ်လိုယူစားမလဲဒီဖုန်းကြီးကတတော်ကြီးများတာနော်အထားတော့တကမကြီးကစိတ်ရှိပြီးတော့ဒီခံတော့နောက်တစ်ခါအဲ့ဒီတဲ့ကောင်းတာလေးယူလာတယ်ဆိုတော့နော်ဒါအဆင်ပြေဖို့မပေးပြန်ဘူးဖုန်းကြီးကကောင်းလည်းမကောင်းလည်းနဲ့ယူသွားမလို့ချင်းဘူးမတုံးချင်းဘူးဆိုရင်ဘယ်လိုဖြစ်မလဲပို့ပြီးတော့စိတ်ပြတ်သွားနော်အကြေးအဲ့လိုမဟုတ်ဘဲနဲ့ဒီခါကြီးတို့တကမကြီးတို့ကဖုန်းကြီးကိုစားစရာလေးကြည့်ကြည့်အတုံးဆောင်လေးကြည့်ကြည့်သာပြတော့လှူတယ်။ဘုန်းကြီးကအဲ့ဒါလေးကိုစားတယ်။နော်။အာကောင်းတယ်ဒါလေးကကျမ်းမကြီးနဲ့လည်းတဲ့တယ်။အာဒီပစ္စည်းလေးကတိတ်တုံးတဲ့တာပဲ။နော်။ဝန်တာတယ်ဆိုပါတော့ appreciate လုပ်တယ်တန်ဖိုးထားတယ်ဆိုရင်ဒီခါကြီးတို့ဒီခမကြီးတို့စိတ်ထဲမှာဘယ်နဲ့နေလဲ။အများကြီးစိတ်ချမ်းသာတယ်နော်။ပြီးတော့ဘောနောက်တစ်ခါကြရင်ဘောပို့ပို့ပြီးတော့ယူလာပေးမယ်နော်။နောက်တစ်ခါကြရင်လည်းမေးဦးမယ်အရှင်ပြဘာလို့ကြိုက်ကြတယ်ဘာလို့ကျင်းတယ်လဲ။ဘာစားကျင်းတယ်လဲ။မင်းမယ်နော်။မင်းဘုန်းကြီးကလည်းအေးဘာလို့တော့စားကျင်းတယ်။ဘယ်ဟာလို့တော့ကြိုက်တယ်ဆို။ဒါကြီးဒီကမကြီးတို့ဘာလုပ်မလဲ မြန်မြန်သွားပြီးတော့အာဘုန်းကြီးကအဲ့ဒါတိုက်တယ်။သူကအဲ့ဒါတို့ကျင်နေတယ်။သူအဲ့ဒါကိုတုံးကျင်တယ်။အမြန်ဆုံးသွားကြလာပြီးတော့လာပြီးနော်။အဲ့ဒါကိုလည်းဘုန်းကြီးကဝုံးမြဝန်းတာနဲ့အာအဲ့ဒါလေးရတာစိတ်အစဉ်ပြေသွားပြီ။စိတ်တဘောကြတာပဲဆိုရင်ဘယ်လိုဖြစ်မလဲ။အများကြီးပီတိတွေဖြစ်ပြီးဝန်းတာနေမှာနော်။တဘာဝတရားကြီးကလည်းအဲ့ဒါလိုပါပဲနော်။တဘာဝတရားကြီးကကိုယ်ကောင်းတာတွေလုပ်ပေးထားတာအများကြီးရှိတယ်။ကိုယ်ကအဲ့ဒါကိုမိတ်ထားလိုက်တယ်။ယေရှုလည်းမတင်ဘူး။နော်။ကိုယ်ကံတရားကကိုယ်ကောင်းတာတွေလုပ်ပေးထားတာအများကြီးရှိတယ်နော်။ကိုယ့်ရဲ့ကုသိုလ်ကံတရားကြောင့်မျက်စိအမြင်တွေကြည်လင်တယ်၊နားအကြည့်ဓာတ်တွေလည်းရှိတယ်၊ကြားရတယ်နော်။စဉ်းစားနိုင်တယ်၊တွေးခေါ်နိုင်တယ်၊လုပ်နိုင်တယ်၊ကိုင်နိုင်တယ်။နော်။အဲ့ဒီကံတရားဟုတ်တော့စဉ်းစားပြီးတော့ယေရှုတင်ဖို့ကောင်းပါလေ။နော်။တဘာဝတရားကြီးကိုယေရှုတင်ဖို့ကောင်းပါလေ။လောကကြီးကျေးဇူးတင်ဖို့ကောင်းပါတယ်နော်အခုဒီမှာမြင်နေရတာတွေရှိတာတွေကောင်းတာတွေအများကြီးနော်မြင်နေခဏခဏကျေးဇူးတင်နေစိတ်ဖြစ်တယ်အဲ့တော့အဲ့ဒီလိုပဲနော်ကိုယ်စိတ်ကိုယ်ခန္ဓာကိုယ်ကိုယ်ကံတရားကိုလည်းဘုန်းကြီးကတော့တဉ္ဉံဖမှန်ကျေးဇူးတင်ပါတယ်ကိုယ်လည်းခဏခဏကျေးဇူးတင်တယ်နော်အဲ့လိုကျေးဇူးတင်ရင်ဘာဖြစ်မှန်းသိလို့ပိုကောင်းလာမယ်နော်ကိုယ်ခန္ဓာကိုယ်ကလည်းပိုကောင်းတာတွေသူလုပ်ပေးလာမယ်ကိုယ်ကံတရားတွေကလည်းကိုကောင်းတဲ့အကျိုးတွေပေးလာမယ်။ဒါကြောင့်ကိုဘုရားမှာကောင်းတာတွေဖြစ်ချင်တယ်ဆိုရင်ယေရှုတင်တတ်တဲ့စိတ်ဝေးပါ။အမတန်ရည်ကြီးပါလေ။ဟော။မမိပါနဲ့အဲ့ဒါ။ဟော။ဒါလည်းပဲအခုနစကားကိုအခြေခံတယ်နော်။စိတ်တင်နာနေရည်လောကောပဲအဲ့ဒါလေ။ယေရှုတင်တတ်တဲ့စိတ်ကသူ့ကနေတွားရင်နောက်ကကောင်းတာတွေအများကြီးလာအောင်မယ်။နောက်တစ်ခုက I live in the expectation of good ကောင်းတာတွေကိုပဲမျှော်လင့်နေပါလေ။ဟော။အဆိုးကိုမျှော်လင့်ရင်အဆိုးတွေပိုဖြစ်တတ်တယ်။ဟော။အဲ့တော့အဆိုးတွေလုံးဝမဖြစ်ဘူးလို့မဆိုလိုပါဘူးနော်။အဆိုးတွေဖြစ်တာတွေရှိမှာပါ။ဒါပေမဲ့အဆိုးတွေကိုတိတ်မျှော်လင့်မနေပါနဲ့။လူနဲ့ပတ်သက်ပြောပဲဖြစ်စေကျမ်းမာရေးနဲ့ပတ်သက်ပြောပဲဖြစ်စေ၊ဇီဝရေးနဲ့ပတ်သက်ပြောပဲဖြစ်စေ၊သမီးဝဲနဲ့ပတ်သက်ပြောပဲဖြစ်စေ၊ဘာနဲ့ပတ်သက်ပြောဖြစ်ဖြစ်အဆိုးကိုမမျှော်လင့်ပါနဲ့။နော်။ကောင်းတာတွေမျှော်လင့်ပါ။ပြီးရင်အဲ့ဒီကောင်းတာတွေဖြစ်လာဖို့ကိုကိုယ့်ဘက်ကတတ်နိုင်တဲ့လောက်လုပ်ပါ။အဲ့ဒီအနောက်ကလုပ်တာမပါဘဲနဲ့လည်းမရဘူးနော်။ကောင်းတာတွေမျှော်လင့်ရုံနဲ့လည်းမပြီးသေးဘူး။ကောင်းတာတွေကိုမျှော်လင့်ပြီးတော့ကောင်းတာတွေကိုလုပ်ပါ။နော်။အဆိုးကိုမျော်လင့်ရင်မဖြစ်လို့ဆိုတော့ကိုယ့်ကိုယုံကြည်မှုလည်းကျသွားတယ်နော်စိတ်ဆင်းရဲပြီးတော့စိတ်ဓာတ်အင်အားတွေကုန်သွားတယ် depression ဖြစ်တတ်တယ်နော်အဲ့တော့ depression ဖြစ်တဲ့လူတွေကိုနည်းနည်းလေ့လာကြည့်သူတို့ကဘာဖြစ်ဖြစ်မကောင်းတာဖြစ်တော့မယ်လို့ပဲကြိုတွေးထားတယ်လူတစ်ယောက်နဲ့တွေ့ရင်ငါ့ကိုသူကောင်းကောင်းမွန်မွန်ပြောမယ်မထင်ဘူးငါနှုတ်ဆက်ရင်သူပြန်နှုတ်ဆက်မယ်မထင်ဘူးအဲ့လိုအဆိုးကိုကြိုပြီးတော့တွေးတယ်အဲ့လိုလူတွေက depression ပို့ဖြစ်တယ်နော်depression အကြောင်းကတော့နောက်မှပဲတစ်ခေါက်ပြောမယ်နော်ဒီချက်ကတော့ဒါဘုန်းကြီးစိတ်ထဲခံစားမိတဲ့အချက်ကိုပြောတာပါ I enjoy being a secure person စိတ်ထဲမှာလုံခြုံစိတ်ထဲမှာလုံခြုံနေတယ်ဆိုတာကတခုခုဒုက္ခရောက်နေမယ်လို့တွေးနေတဲ့စိတ်မျိုးရှိအခက်အခဲတခုခုရှိမယ်ဆိုရင်တော့မှအဆင်ပြေသွားမှာပဲနော်ဘုန်းကြီးမှာအဲ့လိုတွေးပြီးတော့ပူပြီးတော့ကြောက်နေတဲ့စိတ် insecure ဖြစ်တဲ့စိတ် issue နော်ကိုကိုတိုင်းမတက်နိုင်တော့မှငါ့ကိုအကူအညီပေးမဲ့ဒီပေါ်လာမှာပဲအဲ့လိုပဲတွေးပါတယ်နော်ဘုန်းကြီးဘန်ကောက်ကလေစိတ်မှာဒုက္ခတော်ရောက်ခဲ့ပြီလေစိတ်ကဘယ်လိုသွားမှန်းကိုမသိဘူးအဲ့ဒါကိုလူတစ်ယောက်ကရောက်လာပြီးတော့အစကနေအဆုံးအထိဘုန်းကြီးကိုလှုပ်ပေးတယ်အရှင်ပြေသွားတာတဲ့နော်အခုနောက်ထပ်ခီးသွားရင်ဘုန်းကြီးကတော့အကောင်းပဲတွေးထားတယ်ငါကတော့နေရာမှာအဆင်ပြေတတ်တဲ့သူပဲ။နော်။ငါ့မှာအခက်အခဲရှိလာရင်ငါ့ကိုဘူညီပေးမဲ့သူကရောက်ရောက်လာတယ်။သူ့ကိုလည်းကျေးဇူးတင်ပါလေ။အဲ့ဒီလူသူကလေလေဘုန်းကြီးကိုပေးတယ်။ဘုန်းကြီးတိန်းထားပါလေ။ဒီလူနဲ့ပြန်ပြတော့တွေ့ရအောင်မယ်။နော်။သူ့ကိုကျေးဇူးတင်တယ်ဆိုတာကိုလည်းနောက်ထပ်ပြောအောင်မယ်။အဲ့ဒီမှာတော့ဘုန်းကြီးကနောက်လေရင်ကဖက်ဖို့အချိန်ရောက်နေပြီ။သူ့ကိုအခွန်းတော့ပြောခဲ့ပါလေဒကာကြီးကိုညီလိုက်လို့အရှင်ပြေသွားတယ်လို့ပြောခဲ့ပါတယ်နော်ဝန်တာပါလေ ဘလောက်ထိအောင်ဘုန်းကြီးကခက်ခဲကြုံသွားတဲ့တော့လင်းမြန်မော်တက်ဖို့ဘုန်းကြီးတပါးပဲကြံတော့တယ်ဘုန်းကြီးအတွက် special bus လေးတစ်စီးစောင့်တယ်အဲ့ဒီ bus လေးနဲ့ဘုန်းကြီးကတပါးထဲသွားအကုန်လုံးလိန်ပေါ်ရောက်သွားတယ်ဒါပေမဲ့အကုန်လုံးအဆင်ပြေပါတယ်အဲ့တော့ကိုယ်စိတ်ထဲမှာ secure ဖြစ်တဲ့စိတ်မျိုးကိုမွေးတက်ဖို့လိုတယ်နော်အဲ့ဒါတရားအထွေဖြစ်ကိုဖြစ်တယ်ဟုတ်ကိုစိတ်ကိုကိုတီးပြီးတော့နေလို့ရှိရင်ကိုရဲ့အရေးချင်းတွေကတက်လာတယ်ကိုကိုကိုယုံကြည်မှုတွေတက်လာပြီးတော့ကြောက်စိတ်တွေကတစ်စီးတစ်စီးနည်းသွားတယ်ဟုတ်အဲကြောင့်ငယ်တဲ့လူတွေကိုဘုန်းကြီးအထူးတင်တတိပေးခြင်းနဲ့နေ့တိုင်းတရားထုတ်ပါ၅မိနစ်ပဲရရအားထုတ်ပါအဲ့တော့ပြောမယ်ဆိုရင်တော့နောက်ထပ်ပြောစရာတွေအများကြီးရှိသေးတယ်နော်သို့တော့လူရင်းဘုန်းကြီးပြောခြင်းတဲ့အချက်လက်တွေကတော့ဒီလောက်နဲ့ပြည့်စုံသွားပါပြီနော်အဲ့တော့အဲ့ဒီလူရင်းကိုပဲပြန်ပြီးတော့တခွန်းနဲ့ညီကုန်းပြန်ချိုးရမယ်ဆိုရင်ကိုယ့်ဘဝမှာကောင်းတာတွေဖြစ်ခြင်းဘာလို့ရမလဲစိတ်ကိုကောင်းအောင်ထားပါကောင်းတာကိုတွေးပါနော်အဆိုးတွေမတွေးပါနဲ့နော်အကုသိုလ်စိတ်ကိုကာရှည်လက်ကမထားပါနဲ့ကိုယ်စိတ်ကိုကိုယ်စောင့်ကြည့်ပါနော်သိနေရင်ပယ်လို့ရပါတယ်မသိရင်ပယ်လို့မရဘူးနော်အဲ့တော့ရသလောက်အချိန်မရနေရမရကိုယ်စိတ်ကိုကိုယ်ကြည့်ပြီးတော့သိနေတဲ့အလေးခြင်းကိုလုပ်ပါကောင်းတဲ့စိတ်ကိုမျက်မျက်မွေးပါမကောင်းတဲ့စိတ်ကိုကာရှိလက်မခံပါနဲ့အဲ့ဒါလို့ဆိုရင်ကိုဘွားပို့ပြီးတော့အစင်ပြေလာမှာဧကမုတ်ချပဲနော်အဲ့တော့အားလုံးတရားတော်မတွေကိုစိတ်ကိုကိုတီးပြီးတော့နော်မကောင်းတဲ့စိတ်ကိုလည်းတင်နေတဲ့သူတွေဖြစ်ကြပါစေကောင်းတဲ့စိတ်ကိုလည်းပဲများများမွေးနေသူတွေဖြစ်သာဖြစ်ကြပါစေရှူစင်တဲ့စိတ်ထားကိုလည်းပဲရနိုင်တဲ့သူတွေဖြစ်ကြပါစေ
သားရောက်လာကြတဲ့ဓမ္မမိတ်ဆွေသူတော်စင်ပေါင်းတို့ခင်ဗျာတရားဓမ္မမေကွန်းဆရာများကိုဆရာတော်ဖျားစီလက်ဆင့်ခံပြီးကန့်နိုင်ပါပြီခင်သားရောက်လာကြတဲ့ဓမ္မမိတ်ဆွေသူတော်စင်ပေါင်းတို့ခင်ဗျာနဝကမအလူမေများကိုကျောင်းဝင်ဝမှာလှူဒါန်းနိုင်ပါတယ်ခင်ဗျာဆရာရောက်လာကြတဲ့ဓမ္မမိတ်ဆိုတော်ရှင်ပေါင်းတို့ခင်ဗျာစေနာရှင်များလှူဒါန်းနဲ့တောက်ရည်နဲ့အေးအေးများကျောင်းရဲ့အဝင်ဝမှာရှိပါတယ်သုံးဆောင်နိုင်ပါတယ်ခင်ဗျာ
ရတဲ့နိုင်ငံမှာအလုတ်လုတ်နေတဲ့သူတယောက်အတွက်အမြဲတမ်းတတိရှိနေအောင်ဘယ်လိုလုပ်ရပါမလဲတဲ့လူဒီမျက်နှာလက်အုပ်မိုးလျက်တဲ့နော်နာမည်တော့ထဲမှာပြောတော့ပါဘူးနော်ဒီမနာမည်လေးလည်းရေးထားပါတယ်ဒါတော်တော်မေးထိုက်တဲ့မိကုန်းပါဒီတတိနဲ့နေတယ်ဆိုတော့အလေးချင်းဟာသူ့မလွတ်ရသေးခင်မှာတော့တော်တော်ခက်တယ်လို့ထင်ရတတ်တယ်နော်အမှန်တော့အစမှန်တော့ခက်တာအမှန်ပါပဲတတိယမိမိသွားတာနော်အဲ့တော့ဘုန်းကြီးတို့ကိုယ်တိုင်တရားအထုတ်ခါစမှာဒီတတိယနေတဲ့အလေးချင်းကိုစလုပ်တော့ခင်းလောက်မလွယ်တာကိုကိုယ်ဖြင့်ကျုံမှုပါနော်အဲ့တော့ပထမအစမှာအချိန်နည်းနည်းလေးယူပြီးတော့5မိနစ်10မိနစ်ဖြစ်ဖြစ်ထိုင်ပြီးတော့လုပ်တဲ့အလေးချင်းတွေလုပ်ပါ အဲ့ဒါဆိုရင်နည်းနည်းလေးတော့အလေးကျင့်ရလာမယ်နော်တနေ့ကောအချိန်ကြီးကိုတော့အစမှာတော့ဟိုရဖို့မမျှော်လင့်ပါနဲ့နော်အစမှာတော့ကို5မိနစ်လေးထိုင်တုံးမှာအဲ့ဒီ5မိနစ်လေးအတိအမြဲဖို့စူးစမ်းကြည့်ပါရိုးရိုးလေးဆိုရင်အသက်ရှူတာကိုသိပြောနေပါဝင်လာတာတိုးပြီးတော့ဝင်လာတာသိနေထွက်သွားတာကိုလည်းတိုးပြီးထွက်သွားတာကိုသိနေဒီကြားထဲမှာအသေးတစ်ခုခုတော့တွေးမိမှာပဲသိဆိုတာမတွေးပဲနေနိုင်ဘူးနော်တမနစ်တောင်မတွေးပဲနေဘူးဆိုတာမလွယ်ဘူးအဲ့ဒီတွေးလာလို့ရှိနေပဲအဲ့ဒီအသေးကိုသိပါသိရင်တက်ရှိရလိမ့်မှာပြန်ထားအဲ့လိုနဲ့အလေးကျင့်လောက်တာများလာလို့ရှိရင်တဖြည်းဖြည်းနဲ့ကိုယ်ခန္ဓာကိုယ်မှာဖြစ်နေတာကိုယ်စိတ်ကတခုခုတွေးတာကိုပို့ပို့ပြီးတော့သိလာပါလိမ့်နော်နောက်ကိုယ်အိမ်မှာပဲနော်လောက်ရှာကိစ္စတွေအများကြီးရှိတတ်ပါတယ်နော်အမှုကိစ္စတွေရှိတယ်အဝိရှွာတာပကံစီရတာခမင်းစီရတာဟင်းစီရတာနော်အဲ့ရတိန်တာတွေဘာတွေအပါဝင်ပေါ့အဲ့ဒါလေးတွေကိုလုတ်တဲ့ခါမှလည်းပဲတက်နေလောက်သတိကပ်ပြီးတော့လုတ်တဲ့အချင်းကိုလုတ်ပါနော်အိမ်မှာဆိုတော့ဘာပြောပြောနည်းနည်းတော့ပို့ပြီးတော့လုတ်ပွေရအဆင်ပြေမယ်လို့ဖြစ်ပါတယ်နော်အဲ့ဒီလိုလုတ်လို့အလေးကျင်းနေနေပို့ပြီးတော့ရသွားပြီဆိုရင်ဥပမာအလုတ်ကိုသွားတော့မယ်ဆိုပါတော့နော်အိမ်ကနေထွက်ပြီအဲ့ဒီအင်္ဂဏီထွက်တာနဲ့ခဏစည်းတာကသတိလေးထားပါ။ဟောဟိုခဏစည်းတာကဒါကြော်ပြီးပြောလို့ဖြစ်သွားပြီနော်အဝတ်စားလဲတာရေချိုးတာတို့ဘာလို့ဒါတွေပါတနေ့လောက်သတိနဲ့လောက်ပါ။ဟောအဲ့တော့အပြင်ထွက်ပြီးဆိုတာနဲ့လေကားတိတ်ကနေဆင်းပြီးဒုမုံရင်ဓာတ်လေကားနဲ့ဆင်းသွားပြီနော်။အဲ့ဒီဓာတ်လေကားခလုတ်လေးနှဲ့လိုက်တာကသတိလေးထားလိုက်ပါနော်။အခဲကိုပြန်ဝင်လာပြီခလုတ်လေးတွေပြန်နှဲ့လိုက်တယ်သတိလေးထားပါဆင်းသွားပြီကိုလိုချင်တဲ့နေရာရောက်သွားပြီအောက်ဆုံးအခက်ကိုရောက်သွားပြီထွက်ပြီအဲ့ဒီထွက်တာလေးသတိထားပြီးတော့ခြေနှမ်းလေးတွေသတိထားပြီးတော့သွားလိုက်ပါနော်အဲ့ဒါလိုနဲ့ဘတ်ကားနဲ့သွားခြင်းနဲ့သွားမယ်ဒုမုံ MRT နဲ့သွားတာလည်းဖြစ်ချင်းဖြစ်မယ်နော်တချို့လည်းပဲကိုပိုင်ကားနဲ့သွားတဲ့လူလည်းရှိမှာပဲနော်ဘာနဲ့ပဲသွားနော်ဘတ်ကားနဲ့သွားတဲ့ဆိုရင်အဲ့ဒီဘတ်ကားပေါ်တက်ပြီးတော့ခိုင်းပြီးတော့ဘတ်ကားပေါ်မှာတရားမှန်ရင်နဲ့သွားပါနော်အဲ့ဒီလိုလောက်တဲ့တတိတွေတကာတို့မတွေအင်တာများပါတယ်နော်လောက်တာများလာတော့သူတို့ကိုယ်တိုင်ပြောတယ်။ကောက်မှာတရားမှတ်ပြီးသွားတာသိကောင်းတယ်နော်။ကိုဟာကိုတောင်ကားမောင်းပြီးတော့မသွားခြင်းဘူးတဲ့။တချို့ဆိုကိုကားရှိနေနဲ့ကားမောင်းခြင်းဘူးတဲ့။ကိုကားကိုမောင်းလို့ရှိရင်တရားထွက်တာနည်းနည်းခက်တယ်။ခက်တာတော့အမှားပဲနော်။ကြောင်းကြမှုကရှိနေတာဘူး။ဘတ်ကားနဲ့ဆိုတော့ကိုနေရာလေးကိုထိုင်ပြီးတော့မျက်စိလေးမှေးပြီးတော့တရားလေးမှားပြီးတော့သွားတယ်။တရားလူကတော့သူအိတ်ရင်မောလို့အိတ်ချင်နေတာဖြစ်မှာပဲလို့ထင်ပါပဲ။နော်ဘယ်သူပါထင်တယ်ကိစ္စမရှိပါဘူး။အဲကိုရောက်မဲ့နေရာကိုတော့သတိထားရတာပေါ့နော်ရောက်ပြီဆိုရင်အဲ့ဒီဘတ်ကားနေဆင်းတာလေးသတိထားထားပြီးတော့ကိုယုံဌာနအလုဌာနကိုလမ်းလျှောက်သွားတယ်အဲ့ဒီခြေလမ်းလေးပြီးပြတ်သွားပါယုံရောက်သွားရင်တော့တွေ့တဲ့လူတွေကိုနှုတ်ဆက်ပါနော်အဲ့ဒါအမှန်တန်ရေးကြည့်ပါလေဒီအကြောင်းတွေကိုဘုံကြီးတိတ်ခွေတိတ်ခွေဟောထားတာရှိတယ်ဘယ်ခွေလဲတော့ကိုလည်းမမှတ်မိတော့ပါဘူးနော်အဲ့ဒီနှုတ်ဆက်ပြီးမှကိုအလုလုရောက်မဲ့နေရာရောက်သွားတဲ့ခါမှာအဲ့ဒီလုံနေတဲ့အလုတ်ကိုပဲတတ်နေတဲ့လောက်သတိလေးနဲ့လုတ်ပါမိတဲ့ခါလဲမိမှာပဲနော်ရာခင်နှုန်းပြည့်တော့မရနိုင်ဘူးမိတဲ့ခါလဲမိမှာပဲဆိုတော့ရတဲ့လောက်သတိလေးကပ်ကပ်ပြီးတော့သတိလေးနဲ့လုတ်ပါနောက်တစ်ခုလုံနိုင်မှာကျင်တာကတချို့နိုင်ဒီမှာတနာယီပြင်တစ်ခါအတန်းပြီးတယ်ဟောအဲ့လိုအထက်ထားလို့ရတဲ့နိုင်ရှိတယ်ဟုတ်ဆိုတော့တနာယီပြည့်လိုက်ရင် तू ကတိတိတိတိဆိုပြီးအတန်းပြီးလာတယ်အဲ့ဒါဆိုရင်ငါ့ကိုတတိနဲ့နေလို့တတိသေးနေပြီလို့အဲ့လိုယူဆလိုက်ပါလုံနေတဲ့အလုတ်ကို10မိနစ်လောက်ဖြစ်ဖြစ်နားလိုက်ပြီးတော့အဲ့ဒီ10မိနစ်လောက်တရားနှလုံးသွင်းလိုက်ပါမျက်စိမမိတ်ပါနဲ့မျက်စိမမိတ်ခြင်းလည်းရနော်နောက်တနည်းလို့ရတာရှိတယ်အဲ့ဒါတကယ်လို့တဲ့တပည့်တယောက်ကပြောပြတာနော်သူကအလုတ်ကလည်းအင်တာများတယ်အလုတ်လည်းပင်ပန်းတယ်သူ့အလုတ်ကလည်းလူတွေနဲ့ဆက်ဆံလူတွေကလည်းတန်းစီပြီးစောင့်နော်ဒီပြောင်းပြီးသွားလို့နားလို့မရဘူးနောက်တစ်ယောက်ကတန်းစီနေတာနော်အဲ့တော့ तू ကဘယ်လိုလုပ်လဲဆိုတော့ပြောပြလိုက်မယ်နော် तू ကခဏလေးဆိုတော့တွက်လက်ကိုသွားတယ်တွက်လက်ထဲမှာသွားတကားပိတ်ပြီးတော့3မိနစ်လောက်ထိုင်နေတယ်နော်အဲ့ဒီမှာ तू အနားယဉ်နေတရားထုတ်ပြီးမှ3မိနစ်ပြည့်ရင်ပြန်ထွက်လာတယ်နော် तू ကဘယ်လိုပြောလဲဆိုတော့အဲ့ဒီလိုမှ3မိနစ်သွားပြီးတော့တရားအာမထုတ်ပဲနဲ့မနာပဲနေနေတဲ့ကိုပင်မန်းနေတယ်အဲ့ဒီ3မိနစ်ကလေး break ပြီးတော့တွားလိုက်ထမှန်တွားပြီးတော့တရားလေးမှတ်လိုက်ရတာနည်းနည်းလေးအမောပြေသွားတယ် လူများနဲ့သက်ဆိုင်ရတာဆိုတော့ကိုဘလောက်လုပ်ပြီးလုပ်ပြီးမကျင်းတတ်တဲ့လူကရှိတယ်နော်အဲ့တော့စိတ်ကိုတော်တော်လေးထိန်းရတယ်တဲ့နော်အဲ့ဒါကြောင့်အဲ့လိုအလုံးမှာလည်းပဲရနိုင်တယ်လို့သတိလေးကတည်းအရှင်းလုပ်ပါရခိုင်နှုံးပြီးတော့မရပါဘူးနော်လုံရင်လုံရင်နဲ့တစ်ချိန်ချင်းနဲ့အရှင်းရလာလို့ရှိရင်ကိုကမေ့နေတောင်မှတခါလေသူ့အလိုလိုပဲသတိကဝင်လာတယ်နော်အဲ့လိုသူ့အလိုလိုတတိဝင်လာရင်တိတ်ရတာရှိတာပဲစိတ်သဘောကျတယ်နော်ကိုကမိတ်နေပြီးမင်းတတိကသူ့ဟာသူလာလိုက်တယ်ပြိထားတော့ဆိုအဲ့လိုဆိုရင်ခဏလေးအလုပ်ကိုနားလိုက်ပြီးတော့တိတိချာချာတတိကလိုက်တယ်စိတ်ကိုတိတ်ချာကြည့်လိုက်တယ်ဘာတွေတွေးနေလဲတွေးတာတိတိရဲ့ဒီတွေးကိုရှင်းလိုက်တယ်မတွေးတော့ဘူးအသက်ရှိရာလေးမှာတတိကထားတယ်အသက်ကိုဝါအောင်ရှင်းလိုက်တယ်အမောလေးပြီးသွားတယ်စိတ်ကိနေနေငြိမ်းချမ်းတယ်ဒီမှာအလုပ်ကိုဆက်ဟုတ်ကဲ့စူးစမ်းကြည့်ပါအလုတ်ကနေအင်ကိုပြန်တဲ့ခါမှလည်းပဲအခုနပြောတဲ့အတိုင်းပဲပြီးတော့မှတ်ပြီးတော့ပြန်လာပါ MRT ပေါ်မှာလည်းတရားထုတ်ပါဘတ်စတော့ပေါ်မှာလည်းတရားထုတ်ပါနော်အဲဒီဟာလေးကမိကုန်းကတူတူလေးပဲအဲတော့စူးစမ်းတော့တူတူနဲ့လူရင်းကြည့်လိုက်မယ်ရှ िख ိုးဘူးပြုခြင်းမပါပဲတရားအထုတ်ရင်ချင်းနေလို့ဖြစ်ပါသလားလို့နော်တော်တော်အရေးကြီးတဲ့မိကုန်းပါနော်အဲ့တော့အဲ့ဒါကိုတပည့်တယောက်ရဲ့ကိုတွေ့ဥပမာနဲ့ဘုန်းကြီးပြောပြမယ်နော်အဲ့ဒီတပည့်ကဟိုဘွဲလဲသူရထားတဲ့အလုတ်ကန်နဲ့အမှန်အစင်ပြေပါလေနော်ဒါမဲ့လူကတော့လူဖြောင့်စိတ်ကိုလူ့ကွာတာနော်ဘုသူဘာပြောပြောစိတ်လက်မခံရင်သူ့ဆရာလောက်ရင်မကြိုက်ဘူးဘုန်းကြီးစီတော့သူခဏခဏလာတယ်လာတဲ့ခါမှာဘုန်းကြီးရဲ့သဘောကလည်းသူများကိုတိတ်ဆရာမလုပ်ချင်ဘူးကိုယ်ကလည်းသိတတ်တယ်လို့မထင်ပါဘူး။ဒါပေမဲ့မိတ်ဆွေကောင်းတဦးအနေနဲ့ကိုတွေးမိတာလေးတွေသိတာလေးတွေကိုတော့သိနေတဲ့အနေနဲ့ပြောပြတယ်။နော်ပြောပြတော့သူကလည်းစိတ်ဝင်စားပြီးတော့သူစမ်းကြည့်တယ်။စမ်းကြည့်ရင်စမ်းကြည့်နေတဲ့တစ်ဖြည်းဖြည်းတရားထုတ်တာလေးချင်းရလာတယ်နော်။တွေ့မှဗျာစင်ရှိတယ်တခါတလေလဲသူဥချလိုက်တယ်တခါလေလဲသူမေ့တယ်နော်အလုံးများရင်လည်းမိတ်တတ်ပါတယ်တို့အစိုးလည်းပြောပါတယ်ဒီလိုတို့ဖျားဦးတုံးချင်ဦးချဖို့တော့မေ့နေတာလေနော်တို့တော့ဘာဖြစ်ဖြစ်နော်တရားထုတ်ပြတော့တဖြည်းဖြည်းစိတ်တည်ငြိမ်ဦးရလာတော့တခါတော့သူစိတ်ကတော်တော်ကိုငြိမ်းချမ်းတာကိုသူခံစားရတယ်ခံစားရတော့အလိုလိုပဲသူ့လက်ကလက်ဥချီလာတာလက်ဥချီလာတော့ဖျားကိုတေးချက်ဦးချနော်ဦးချတော့ဗဇက်ကဘလို့ဆိုလဲတိလားတတိပဌံတရား၄ပါးကိုဟောကြားတော်မူသောမြတ်စွာဘုရားအားရှိခိုးပါ၏။ဘယ်သူမှရှိမခိုးတဲ့ဘုရားရှိခိုးဖြစ်နေတယ်။အဲ့ဒီဘုရားရှိခိုးမျိုးကြားဘူးလား။မကြားဘူးနော်။ကျမ်းဉာဏ်ဖမန်သူကအဲ့လိုရှိခိုးလိုက်တာ။ဘာလို့လဲဆိုတော့ဒီတရားထုလို့သူစိတ်ကတကယ်ကိုအေးချမ်းလာတာ။ဒါခဏလေးကြုံကြုံရတာနော်။နောက်ပိုင်းတော့သူပို့ပြီးတော့ကြိုးစားပြီးအထုတ်တယ်။ပို့ပြီးကြိုးစားတော့တစ်ချိန်ချင်းနဲ့အလေးကျင်များတော့ပို့ပြီးတော့အေးချမ်းပါတယ်နော်။အခုဆိုရင်ဘုရားဝေယဝုစတိတိတရားလုပ်တယ်ဘုရားကိုတိတ်ချသိခိုးပါတယ်နော်အဲ့တော့ဘုရားကိုပူဇော်တယ်ဆိုတာမှပူဇော်ပုံပူဇော်နည်းအမျိုးမျိုးရှိတယ်နော်သိခိုးခြင်းဖြင့်ပူဇော်တာလည်းရှိတယ်သွန်းလို့ပန်းလို့ရေချမ်းလို့စီမီးလို့ကတုပြတ်ပူဇော်တာရှိတယ်သုံးမဩဝါဒကိုလိုက်နာကျင့်သုံးပြတော့ပူဇော်တာလည်းရှိတယ်နော်အဲ့တော့မြတ်စွာဘုရားအနေနဲ့ဘယ်ဟာကိုပူပြီးတော့အားရမယ်ထင်တော့အစိုးမကိုလိုက်နာတာကိုပို့ပြီးတော့အားရမှာပါနော်ညဆုဘုရားကိုယ်တိုင်ကမိန့်တော်မူတာရှိတယ်လူတွေရဲ့တတော်တွေရဲ့ရှ िख ိုးပူဇော်မှုကိုခံယူခြင်းလို့ဘုရားအဖြစ်ကိုသုပန္နာမဟုတ်ပါဘူးနော်သစ္စာလေးပါအမှန်တရားကိုကိုယ်တိုင်သိပြတော့တခြားသိနိုင်တဲ့သိထက်တဲ့လူလည်းပဲသစ္စာလေးပါအမှန်တရားကိုသိပြတော့ဒုက္ခဆင်းရဲကနေလွတ်မြောက်စေခြင်းလို့ဘုရားအဖြစ်ကိုသုပန္နာနော်သို့တော့ဘာဖြစ်ဖြစ်တရားကိုကြည်ညိုတဲ့စိတ်နဲ့တရားကိုအားထုတ်တဲ့စိတ်နဲ့နှစ်ခုပေါင်းမိလို့ရှိရင်စိတ်ကောင်းတယ်နော်ဆိုတော့ဘုန်းကြီးတို့ကိုယ်တိုင်ကိုတွေ့ကိုပြောရမယ်ဆိုရင်တော့တရားဟောတဲ့တရားစာပေတွေဖတ်ယုံတဲ့ကိုပဲဘုန်းကြီးစိတ်အင်တန်စိတ်ချမ်းသာပါတယ်စိတ်ချမ်းသာတော့ဘုရားကိုကျေးဇူးတင်တယ်ဒါပေမဲ့အစပိုင်းမှာဘုန်းကြီးဘုရားကိုရှေ့မခေါ်ဘူးနော်တရားတော့အားထုတ်တယ်တရားစာတော့ဖတ်တယ်တရားတော့ရှိမခုဘူးနောက်မှတဖြည်းဖြည်းနဲ့တရားကိုပို့ပြီးတော့သဘောပေါက်လာတော့ ိတ်ထက်ကအလိုလိုပဲဗုဒ္ဓံတရဏံကိစ္ဆာမိလို့စိတ်ကထိုမိနော်ဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိလို့စိတ်ထက်ကဆိုမိနော်အဲ့ဒါကဒီလိုဆိုမယ်လို့တောင်စိတ်ကူးထားတာမဟုတ်ဘူးသူအလိုလိုဆိုလိုက်တာနောက်တစ်ခုကလည်းတတိထားပြီးတော့သူစဉ်းစားမိစီကျွန်တော်ပြောနေတာနော်ချီခိုးတာကပါဠိတော်ထဲမှာရှိရဲ့နော်ဝသတာမနတာစီဝဝန္ဒာမေတိတထာကတိတယနေအာဒနေဌာနေဓမ္မနေစာတိတပ္ပဒါဟောဟိုတက္ကမကြီးတွေရွတ်တတ်တယ်နော်နှုတ်နဲ့လည်းရှိခိုးလို့ရတယ်နော်စိတ်နဲ့ရောရှိခိုးလို့ရတယ်နော်အဲ့တော့ကိုအားဖြင့်လည်းပဲရှိခိုးလို့ရတယ်နော်လမ်းသွားနေတုန်းမှလည်းပဲရှိခိုးလို့ရတယ်နော်မတ်တက်ရနေတုန်းမှလည်းပဲဘုရားကိုရှိခိုးလို့ရတယ်နော်အာသနေဆိုတာထိုင်နေတော့မှာနော်ထိုင်ပြီးတော့လည်းပဲရှိခိုးလို့ရတယ်နော်ဟောအိပ်ပြီးတော့လည်းရှိခိုးလို့ရပါတယ်အိပ်နေတော့မှာလည်းရှိခိုးလို့ရတယ်နေရာမရဘူးဣရိယာပုတ်မရဘူးနော်ပြီးတော့စားရအများကြီးရုတ်ဖတ်ပြီးတော့ရှိခိုးမှရှိခိုးတယ်လို့မဟုတ်ပါဘူးနော်စိတ်ထက်ကတခွန်းလေးဖြစ်ဖြစ်နော်ဘုရားကိုကြည်ညိုတယ်နော်ဘုရားကိုချစ်တယ်ဆိုအဲ့လိုစိတ်လေးဖြစ်ရင်ကိုပဲဒါချစ်ခိုးပြီးသားဖြစ်သွားပြီနော်အော်ဟုတ်လားအချင်းကနည်းနေလို့ဘုန်းကြီးကမြန်မြန်တူတူနဲ့လုံရင်းချိန်မှရတော့နော်အဲ့ဒီမိကုန်းလေးတစ်ခုကစိတ်နှဖြေလို့မဖြစ်ဘူးရင်မှန်းပြည့်နင်းမြန့်ထားရင်လောဘစိတ်ငွယ်မနေဘူးလားတဲ့နော်လောဘစိတ်ဆိုလိုက်တော့ဘုန်းကြီးကအဲ့ဒါလောဘဆိုတာကိုခွဲပြီးတော့ပြောခြင်းတယ်နော်မတရားတဲ့လောဘစိတ်ကိုမခံပါနဲ့နော်သို့တော့ကိုယ့်ရဲ့အစွမ်းစားနဲ့ယူတာတဲ့နည်းနဲ့တမာအာဇီဝနည်းနဲ့ရအောင်လုပ်မယ်ဆိုရင်တော့အဲ့ဒီလောဘဟာဒုစရိုက်တော့မဖြစ်ပါဘူးနော်ထားလိုက်ပါဦးအဲ့ဒီလောဘမျိုးတော့ပယ်ဖို့မကြိုးစားပါနဲ့နော်နောက်တစ်ခုကညီမန်းကျင်ညင်းညင်းဆိုတာပါစစ်စီဥစ္စာနဲ့ပတ်သက်တာတွေမကပါဘူးနော်ဘုန်းကြီးအဓိကထားပြီးပြောခြင်းနဲ့ညီမန်းကျင်ညင်းညင်းကစိတ်ထားမြင်တာအသိဉာဏ်မြင်တာနော်အဲ့တော့အဲ့ဒါကိုလောဘမဖြစ်ဘူးလားလို့မေးရင်တော့ဉာဏ်ပမာတွေးရင်တော့နည်းနည်းတော့လောဘဖြစ်မှာပါနော်သို့တော့စိတ်ကတဖြည်းဖြည်းမြင်သွားတဲ့အခါမှာလောဘကအလိုလိုပါသွားတယ်အလုပ်တစ်ခုခုလုပ်ရင်တော့မှသူများအတွက်အဆင်ပြေဖို့ဆိုတာကိုထည့်စင်းစားလာတယ်။နော်။ဘုန်းကြီးတပည့်တော်တော်များအရင်တုန်းကလောဘကြီးကြီးနဲ့အလုပ်လုပ်တယ်။ဒါပေမဲ့မရိုးသားတော့တော့မလုပ်ဘူး။တမာဇီဝပဲနော်။အခုတဖြည်းဖြည်းနဲ့အလုပ်လုပ်ရင်တရားလဲအထုတ်လာတော့အခုစိတ်ထားကတဖြည်းဖြည်းပြောင်းလာတယ်။အလုပ်လုပ်တယ်ဆိုတာဟာကိုယ်တယောက်ချင်းပတ်စံများရဖို့မဟုတ်တော့ဘူး။နော်။ကိုယ်အလုပ်ကြောင့်ကိုယ်အလုပ်နဲ့ဆက်ဆံနေတဲ့လူတွေအားလုံးအဆင်ပြေဖို့ဆိုတာပါလာတယ်။ကိုယ်တည်းတည်းကိုယ်အလုပ်သမားတွေသူတို့အတွက်စာဝတ်နေရေးကျမ်းမာရေးအဆင်ပြေဖို့သူတို့ရဲ့တာသမီတွေရဲ့ကျမ်းမာရေးနဲ့ပညာရေးတွေပါတာဝန်ယူလိုက်တယ်။နော်အဆင်ပြေအောင်လုပ်ပေးလာပါတယ်နော်။အဲ့တော့တောတာပံလောဘကင်းပြီလားမကင်းသေးဘူးနော်။တက္ကရာကံနည်းနည်းတော့ပါသွားပြီမကင်းသေးဘူး။အနာကံကျမှကင်းတာနော်။အဲ့တော့ပထမအဆင်ကငါလိုချင်နေတဲ့လုပ်ချင်နေတဲ့ကိစ္စဟာသမာအာဇီဝဖြစ်တာ။အဲ့ဒါအရင်ဆုံးစဉ်းစားပါ။သမာအာဇီဝနဲ့လုပ်လဲပဲလောဘတော့ပါရင်သေးတာပဲနော်။ကိစ္စမရှိဘူး။သောတာပန်တော့မှမကင်းနိုင်တဲ့လောဘပဲ။နော်။အဲ့တော့သူ့ကိုအရင်ပယ်ဖို့မကြိုးစားပါနဲ့။နောက်မှတစ်ဆင့်တစ်ဆင့်သူ့ဟာသူပယ်ပြီးသားဖြစ်သွားမှာပါနော်။အဲ့တော့ဘာဖြစ်ဖြစ်ပညာရေးမှလည်းရေကျဲမြင့်မြင့်ထားပါစီပွားရေးမှာလည်းပဲယူယူသားသားသာရမယ်ဆိုရင်ဒီလင်နာဖြစ်ခင်ပါလေလို့ညီမှန်းချက်ထားပါနော်ဘာမှအပြည့်မရှိပါဘူးချမ်းသာတာအပြည့်မရှိဘူးနော်ကုသိုလ်ရေးမှာလည်းဒီလိုပဲညီမှန်းချက်နှင်းနှင်းထားပါနော်ညီမှန်းချက်နှိမ့်နှိမ့်ထားတာဘာအကျိုးရှိလဲဘာအကျိုးမှမရှိဘူးဘုဒ္ဓကမှအကျိုးမရှိဘူးနော်ဒါကြောင့်ဘုန်းကြီးကတပည့်တွေဆိုရင်လူချမ်းသာတွေဖြစ်စီခြင်းလို့ချမ်းသာဖို့ဏီတော်မှဘုန်းကြီးပေးလိုက်တယ်။ဒါပေမဲ့တမာအာဇီဝတော့ဖြစ်ရတယ်။နော် ဒီမှာတကူကတပည့်တော်မနဲ့အတူနေတော့တငယ်ချင်းဒီတဲ့လူတွေပေါ်အကောင်းမြင်စေအလွန်နှဲပါသည်ဖေဟာတဲ့နော်အဲ့ဒီလိုလူတွေအများကြီးရှိပါတယ်နော်အဲ့ဒီမိကုန်းရဲ့လူရင်းကအဲ့ဒီဖြစ်ပဲနော်သူ့ကိုလည်းပဲတပည့်တော်ကတဲ့မြန်မာလေးတယောက်လိုခင်ပါတယ်ဖေဟာတဲ့အဲ့တော့သူ့စိတ်ထားကောင်းအောင်ဘယ်လိုလုပ်ပေးရမလဲတဲ့မိကုန်းရဲ့လူရင်းကအဲ့ဒါပဲနော်တိုက်ရိုက်တော့သွားမပြောပါနဲ့ဒီနေ့ဟောတဲ့တရားတစ်ခွေလေးကိုမတိမတာလေးဖြန့်ပေးထားလိုက်သူကသူကြားခြင်းလဲကြားလိမ့်မယ်မကြားခြင်းလဲနေဦးစေနေတိုင်းလားဖြန့်အဲ့ဒါတော့ဆိုရင်လုံလောက်ပါပြီနော်နေနေတချို့တွေကခြေရတော့ခက်တယ်အရှိကြီးခြေမရမယ်တချို့မိကုံးကတဏှာရောက်ခြေမရမယ်မိကုံးတစ်ခုပါနေတယ်နော်အဲ့ဒီကွာစိတ်ကတည်တယ်စိတ်ကအရသာခံတယ်စိတ်ကအဓိကကြတယ်လို့ဟောပါတယ်ဗျာအဲ့ဒီစိတ်ဆိုတာဘာပါလဲဗျာအဲဆရာကြီးဥဒုခကြီးတဲ့စာအုပ်တော့ရှိတယ်စိတ်ဆိုတော့စိတ်ပဲနော်အာတော်ကျိုးစားမှရမယ်နော်စိတ်ဆိုတာဘာလဲဗျာတွေးနေတာလည်းစိတ်ပဲဝန်တာတာလည်းစိတ်ပဲဝန်နေတာလည်းစိတ်ပဲသိနေတာလည်းစိတ်ပါပဲနော်အဲ့တော့တကယ်တော့သိဖို့တော့မခက်ပါဘူးနော်လိုချင်နေတာလည်းစိတ်ပဲစိတ်ဆိုးနေတာလည်းစိတ်ပဲတရားထိုင်ပါဘူးအရှင်ပြဟောပါသည်တရားထိုင်ခြင်းမျိုးစုံရှိပါသည်တခုကိုရှင်းပြပါဗျာတဲ့အင်တန်လွဲပါတယ်နော်ရိုးရိုးလေးနဲ့တခုခုနဲ့စပါဥပမာခုနကပဲခွန်ကြီးပြောလိုက်တယ်နော်အသက်ရှူတာကိုသိနေပါအဲ့ဒီကစရင်ရပြီပြီးတော့ဘာပဲလုံနေလုံနေလုံနေတာကိုသိနေရင်တရားထုတ်တာသူ့အလိုလိုဖြစ်နေတာတွေလည်းရှိတယ်ဖြစ်နေတာကိုသိနေရင်တရားထုတ်တာအဲ့တော့လူရင်းကဘာလဲဆိုတော့သိနေရင်တရားထုတ်တာပဲလောဘဖြစ်နေတာကိုသိနေတရားထုတ်တာပဲဒေါသဖြစ်နေတာသိနေတရားထုတ်တာပဲနော်စိတ်ချမ်းသာနေတာသိနေရင်လည်းတရားထုတ်တာပျော်နေတာသိနေရင်လည်းတရားထုတ်တာပဲစိတ်ညစ်နေတာကိုသိနေရင်ဒါလည်းတရားထုတ်တာပဲအဲ့တော့သိနေတာဟာတရားထုတ်တာဘာမှမဖြစ်ပါဘူးနော်အဲ့တော့ဤဤအများကြီးရှိပါတယ်ဘယ်နည်းကြောင်းတည်းလို့မင်းဘုန်းကြီးကတော့စိတ်ကျက်ရှိတဲ့တိုင်ရိုးရိုးသားသားအမှန်တိုင်းနဲ့ပြောလိုက်မယ်နော်သိနေတဲ့နည်းကအကောင်းဆုံးနည်းပါမသိရင်တော့မကောင်းဘူးတချို့ကတတိယတရားထုတ်နေတာဘာမှမသိဘူးလေဘာမှမသိရင်တော့မကောင်းဘူးအဲအချိန်ကနည်းနည်းတော့လွန်သွားပြီနော်အဲ့တော့တချို့မိကုံးလေးတွေကိုဘုန်းကြီးဘယ်လို့မှဖြေဖို့အချိန်မရဘူးအဲ့ဒီနေတဲ့သူဟာဘုန်းကြီးတရင်တုံးတဲ့နေရာကိုလာနိုင်လို့ရှိရင်လာခဲ့ပါနော်အေးစစ်စစ်ထေချင်ပါလေဘာလို့ဆိုတော့မိကုံးတစ်ခုဟာကလိုနင်းနဲ့ပတ်သက်ပြီးတော့ပါနေတယ်ဒီမိကုံးကတော်တော်ဖြေရခက်တယ်မိကုံးနော်ကလိုနင်းဆိုတာကြားဘူးမယ်နော်ဆက်တစ်ခုကနေတက်ရှိတော်တယောက်ဖြစ်အောင်လုပ်ထားတာအဲ့ဒီမိကုံးမိတဲ့သူဟာဘုန်းကြီးစီလာခဲ့ပါနော်တခြားလည်းပဲမိထားတဲ့မိကုံးတွေအကုန်လုံးဖြေဖို့အချိန်သိမရတော့ဘူးနော်ဘုန်းကြီးမှလည်းနောက်လုပ်ရလေးတစ်ခုရှိနေသေးလို့ထိုင်ပြီးတော့သာပြောနေရရင်တော့ဘလောက်ကြာပြောရပြောရပြောချင်ပါလေနော်အခုလိုဒီကျောင်းမှာဒီလောက်ကြီးတဲ့ဓမ္မယုံကြီးမဆန့်လောက်အောင်ပြိတ္တတွေများနေတာမြင်ရတာဘုန်းကြီးအင်တန်ဝန်တာပါလားနော်ဒီနေရာတွေမဟုတ်ဘူးဘုန်းကြီးမမြင်ရတဲ့နေရာတွေမှာလဲအောက်ထပ်မှာလဲပဲရှိနေမှာပါပဲနော်ဘလောက်လောက်ရှိတယ်လို့မှန်းတော့အလုံးလူကြီးအေးဘလောက်လောက်ရှိနေတယ်လို့ဒီမှာရှိရတော့ထောင်းအောင်ရှိလောက်တယ်နော်ဘယ်ကလောက်လဲနော်ဟုတ်ပြီနော်အဲ့တော့လူ1500တောင်မကဘူးဆိုတော့နည်းတယ်လို့မဟုတ်ပါဘူးနော်အဲ့တော့အင်မတန်စိတ်ဝင်စားကြလို့လာပြတော့နားကြတယ်ဘုန်းကြီးကတရားတော်မတွေကိုစိတ်လက်ခံစားစေခြင်းပဲနော်အသိဉာဏ်လည်းအများကြီးရစေခြင်းပဲဒါကြောင့်ပြောတာပြောခြင်းတဲ့စကားတွေကအများကြီးကြံနေသေးတယ်အချိန်ကတိတ်မရဘူးနော်နောက်တစ်ခေါက်အချိန်ရတဲ့အခါပြောစရာတွေရှိတာတွေကိုပြောပါဦးမယ်နော်ဘုန်းကြီးမှပြောစရာမကုန်ပါဘူးဘယ်တော့မှကုန်မယ်မထင်ဘူးအဲ့တော့ဒီနေ့တော့ဒီလောက်နဲ့ပဲတရားနာတာတရားဟောတာမိကုန်းနေနေတာဖြေတာတွေကိုမိကုန်းချောလိုက်ကြပြီ
ဓမ္မမိတ်ဆွေသူတော်စင်ပေါင်းတို့ခင်ဗျာစေနာရှင်များတူတန်းနဲ့တောက်ရည်နဲ့အေးများကိုကျောင်းရဲ့အဝင်ဝါမှာသုံးဆောင်နိုင်ပါလေခင်ဗျာဓမ္မမိတ်ဆွေသူတော်စင်ပေါင်းနမကမ္မအတူမိတ်များကိုကျောင်းအဝင်ဝါမှာကောက်ခံနေပါတယ်။လာရောက်ဆူတန်းနိုင်ပါတယ်ခင်ဗျာ။